À, xin lên chị tại họ nó à ô ra thật sự là giờ nó dạ là người đi tôi nên tôi là bằng lửa rồi đi đến này nó xuống đây khi tôi rủ rồi cùng nhau mà leo tôi ra tôi cứ được thấy mà thì là tôi chọn thì chẳng là gì cố ý chẳng là gì người mình biết tôi là đi xuống khi vậy để chỉ lên sang chỉ thành công người tôi đi lưu xe trong nhà tôi rồi khi tôi xin là bằng tôi là gọi mẹ cùng đi bằng ngủ để mình nghe nhá rồi giao rồi mình ra bằng gì là ba tiền bạc. lúc sau hòa ra vì đồng nít tích hợp đàn thầm đi hà mi tư hà mê là yà mê sạc đàn mà đà sàn hà vì đồng nít tích hợp đàn thầm đi hà mi ဣတိနေနသာမစ္စတိနံဓမ္မတုဝံကတဝါပမာဒေနသမ္ပန္နိတံဒါကဘာမှပြည့်တယ်ဘယ်လောက်ငင်းငါ့ကိုဒီစင်ဘူးမှာစစ်စစ်တောင်းနေဒီကဘယ်လိုလုပ်ရမလဲသင်တော်ကတာပဲဘယ်လောက်ငင်းငါ့တည်းများမှရှိလို့ဆိုတယ်လေဒီလိုလေးလို့ဒီနေ့ဒီကရမလို့အင်မတန်ယိုးယိုးအကြောင်းအရာလေးတစ်ခုကိုပြောပြမယ်လို့အားလုံးလည်းတိပိဓာဖြစ်တဲ့အကြောင်းအရာပါပဲအဲ့မှာတိပိဓာဆိုပေမဲ့တရားဟောတဲ့တရားတော်တွေကဘယ်တော့မှယိုးသွားတယ်လို့မရှိဘူးနော်အဲ့ဒီတရားဟောတဲ့တရားတော်တွေယိုးသွားတယ်လို့မရှိဘူးဆိုတာကိုဘုရားဟောပါဠိတော်လည်းရပဲအထောက်အထားကျောင်းလာလေးတစ်ခုပြောပြခြင်းလေးပဲနော်မြတ်စွာဘုရားတက်တော်ထင်ရှားရှိစဉ်တုန်းကနန္ဒကမထေရဆိုတာတရားဟောဉာဏ်ကောင်းတဲ့မထေရကရှိပါဘူးအဲ့ဒီနန္ဒကမထေရတရားဟောနေတော့လူတဲ့ချိန်မှာမြတ်စွာဘုရားကလည်းအဲ့ဒီမမီမွေးမှာတနေရာမှာမတရားပြီးတော့တရားနာလေတဲ့နော်မြတ်စွာဘုရားအောက်မှာတော့ထိုင်ပြီးတော့ကနာဘူးနော်ဒါဆိုဟောတဲ့ပုဂ္ဂိုလ်ကမြတ်စွာဘုရားရဲ့တပည့်ဖြစ်ပြီးတော့မြင့်တဲ့နေရာမှာထိုင်ပြီးတော့တရားဟောနေတာဆိုတော့မြတ်စွာဘုရားကသာဝဝိတ္တနေရာနေမတ္တရပြီးတော့တရားနာတယ်။ဟောနန္ဒကမထေရလည်းတရားဟောမှန်ကောင်းတယ်တရားဟောတာလည်းနည်းနည်းရှိပြီးတော့သူတရားဟောတာရှိတဲ့ကြောင့်မြတ်စွာဘုရားရက်တော်မူပြီးတော့တရားနာနေရတာပြန်မမှာပဲဆိုတော့တော်ကျင်နေပြီတော်ကျင်နေတော့မြတ်စွာဘုရားတရားဟောလောက်နေပဲဟိုရပ်ဖို့တော့ဘုခပ်ပြပါဆောက်တော့မြတ်စွာဘုရားဟောပါအောင်လို့ဟောပါအောင်ဆိုနန္ဒကမထေရဟောတယ်တော့ကြာတော့မြတ်စွာဘုရားတော့ရတ်တယ်လို့ပြီးတော့တရားနာနေရတာတော့ကြာလို့သင်္မန်းနေမှာပါပဲတော့မှကောင်းမှာပါပဲဆိုပြီးတော့တော့ဘုပဲခွင့်တောင်းတော့တရားမြတ်စွာဘုရားဟောပါအောင်လို့ဟောအဲ့လိုသုံးငါဆောက်မှာပဲမြတ်စွာဘုရားနန္ဒကတဲ့အာယုကပါလုံးဟောမယ်ဆိုရင်ဘုရားလည်းအာယုကပါလုံးနာနိုင်ပါရဲ့တဲ့နော်အဲ့ဒီအကြောင်းအရာလေးကိုကိုကြီးကစာရမဖတ်တော့သိတယ်မတမျိုးလည်းအံ့ဩတယ်ပြီးတော့အင်တန်လေးလေးနဲ့သုံးစားရတခုလည်းရတယ်မြတ်စွာဘုရားကိုလည်းပဲအင်တန်ကြည့်လို့နော်မြတ်စွာဘုရားကဒီတရားတော်တွေကိုသာသနာ့ဉာဏ်တော်နဲ့ကိုယ်တိုင်သိပြီးမှဉာဏ်ဟောတာနော်မြတ်စွာဘုရားဟောတော်မူလို့ပဲမြတ်စွာဘုရားရဲ့တပိတာဘကတွေနော်နန္ဒကမထေရပါဝင်တပိတာဘကတွေကနာခွင့်ရလို့အထုတ်ပြီးတော့ကိုယ်ပိုင်ဉာဏ်နဲ့ပြီးသွားကြတယ်နော်ပြီးသွားပြီးမှပြန်ဟောတော်မူတာဟုတ်မြတ်စွာဘုရားကိုယ်တိုင်ကအဲ့ဒါကိုပြန်နာရတာနားရလို့အားရတယ်လို့မရှိဘူးတဲ့နော်အဲ့တော့နန္ဒကမထေရဟောတဲ့တရားထဲမှာမြတ်စွာဘုရားမတိသေးတာများပါနေမလားပါနိုင်သလား ပါဏာမို့နော်မြတ်စွာဘုရားမှာမတိသေးတဲ့တရားရဲ့လို့မရှိဘူးနော်အလုံးကတပ်ရင်းကြံနေတဲ့ဒီကိစ္စတရားတွေကြီးပဲသို့တော်လည်းပဲတဘာဝမှန်ကန်တဲ့အကြောင်းအကျိုးတရားတွေကိုဘယ်သူကဟောဟောဘလောက်ပဲပြီးပြီးသားဖြစ်နေဖြစ်နေနော်တရားရဲ့အနှစ်သာရကိုသိတော်မူတဲ့မြတ်စွာဘုရားတရားနာတာအားရလို့မရှိဘူးတဲ့အဲ့တော့ဘုန်းကြီးတို့လည်းလိုပဲတရားဝါသာပါကစကရေယတရားဟောပါဠိတော်စာပေတွေကိုအဲဒီဆုံးကတော့အရင်ကတည်းကမြန်မာပြန်အင်္ဂလိပ်ပြန်အဲ့လိုဘာသာပြန်ရင်းနဲ့စတာတော့ဖတ်နော်အဲ့ဒီဥပဒေကလည်းပဲတရားတော်တွေရဲ့အဓိပ္ပာယ်လေးနည်းပုံကိုအဲ့ဒီဆုံးကအသက်အရွယ်နဲ့တန်တလောက်နားလဲတင်းတလောက်တော့နားလဲပါတယ်နော်မြတ်စွာဘုရားရဲ့တရားတော်ကသမုဒ္ဒရာနဲ့တူတယ်တဲ့သမုဒ္ဒရာကမ်းစပ်မှာတင်းတင်းလေးပဲနော်အဲ့တော့ကိုယ်တိုင်းကျင်တိုင်းလို့ရတယ်ကိုယ်တိုင်းတာနဲ့ဒါပေမဲ့တစ်ခါပြီးညက်သွားလို့ရှိရင်ကြံလေးညက်လေးဖြစ်သွားပြီတော့နောက်ဆုံးတိုင်းလို့မရတော့တဲ့အဆင်ထိအောင်ရောက်သွားတယ်ပေါ့နော်အဲ့လိုပဲငယ်ငယ်တုန်းကတရားတော်တွေကိုဖတ်ခဲ့ရတုန်းကကိုယ်ညာလင်းနဲ့ကိုယ်တွေးနေတဲ့လောက်တွေးပြီးတော့နားလည်းသိတဲ့လောက်တော့နားလည်းခဲ့ပါတယ်အဲ့ဒီတုန်းကအဲ့ဒီညာနဲ့တိပြီးတော့နားလည်းတလောက်နဲ့ပဲတော်တော်လေးအကျိုးများခဲ့ပါတယ်ဒါပေမဲ့တဖြည်းဖြည်းသူ့အသက်ကြီးလာတော့ဒီတရားတော်တွေကိုပြန်ပြီးတော့ဖတ်ရှုပြီးတော့နှလုံးသွင်းသင်ခြင်းတဲ့ခါမှာအရင်တုန်းကနားလည်တာနဲ့အခုနားလည်တာမတူတော့ဒီတရားတော်ဒီတရားပဲနော်ဒါပေမဲ့နားလည်ကုန်ရင်မတူတော့တာတွေ့ရတယ်ဒါကြောင့်ဘုန်းကြီးကတခါတည်းသိကြည့်တယ်အတိအကျဆိုတာဘယ်မှာရှိတာလဲစကလုံးထဲမှာပဲလားလို့မဟုတ်သေးဘူးเนาะအဲတော့အတိတ်ပဲဆိုတာစကလုံးဆိုတာကတော့အတိတ်တွေကိုပေါ်ဖို့အတွက်တန်တန်တော့အကျဉ်းအချင်းသုံးရတဲ့ tools တစ်မျိုးဖြစ်တယ်เนาะလက်နဲ့ကိရိယာ PC တစ်မျိုးဖြစ်ပါတယ်တကယ်အတိတ်တွေကိုနားလည်တာကျတော့ကိုယ်ဉာဏ်နဲ့ကိုယ်သဘောပေါက်မှားပဲနားလည်တာပါเนาะအဲ့တော့ကိုယ့်ရဲ့အသိဉာဏ်ကအတိတ်ကြီးလာတဲ့နေ့မှာနည်းနည်းတော့ငယ်ငယ်တော့နဲ့စာလိုက်တော့ပို့ပြီးတော့ရင်းကျက်လာပြီဘုဟုသဘုံကျက်လာပြီเนาะပြီးတော့လည်းဒီတရားဟောတဲ့တရားတော်တွေကိုတန်နေတော့ကျူစာပြီးတော့အားထုတ်ရှင်းပြန်ပွားများကြည့်တဲ့ဆမှာသူ့ဟာကိုကိုယ်ပဲညာနဲ့လည်းပဲနည်းနည်းတော့ပိုသိရပါတယ်နော်အဲ့တော့ဘုရားဟောတဲ့တရားတော်တွေမှာအသိဉာဏ်ဖြစ်ပုံကိုအစဉ်အဆက်ဟောထားတာရှိတယ်နော်အဲ့တော့ပထမဆုံးအစဉ်ကတရားနာရတာပဲနော်အဲ့တော့တရားနာတာဖြစ်ဖြစ်အခုဖြစ်တော့စာဟုတ်ဒီအံတန်ပေါ်များတဲ့ဖြစ်ဆိုတော့စာဟုတ်ဖတ်ရတာလည်းပဲပါတာပါပဲနော်ဖျားလို့ဖြစ်တယ်မှာတော့စာဟုတ်တူဖြစ်တော့မပေါ်ပါဘူးအဲ့တော့ဟောမဲ့သူရှိမှပဲနားခွင့်ရပါတယ်ဟောမဲ့သူမရှိရင်ကျန်းတော့ခင်မရဘူးစာလည်းမဖတ်တတ်ကြဘူးစာဟုတ်လည်းသိမရှိပါဘူးစာပေအရေးသားတော့နည်းနည်းပါးပါးတော့ရှိနေပါပြီသို့တော့စာဟုတ်ဖြစ်အောင်များများကြီးတဲ့ဟိုဖြစ်အခါကိုမရောက်သေးလို့ပါနော်အဲ့တော့အဲ့လိုနားရတာဖတ်ရတာကိုအဲ့လိုနားပြီးတော့ဖတ်ပြီးတော့အထက်တယောက်အသေးတယ်ကိုသဘောပေါက်တာကိုသူကမြတ်ဉာဏ်လို့ခေါ်ပါတယ်နော်ပြီးတော့ဒီနာထသီလတရားကိုပဲအဖန်ဖန်တလဲလဲပြန်ပြီးတော့မလုံးသွင်းရှင်ခြင်းတဲ့ခါမှာတဖြည်းဖြည်းနာနာစားလည်းမတူဘူးပို့ပြီးတော့နည်းနည်းနည်းသဘောပေါက်လာပါတယ်နော်အဲ့လိုသဘောပေါက်လာတာကိုပဲစိတ်ဓာတ်မြတ်ဉာဏ်လို့ဆိုပါတော့နော်ဒီပြင်ဒီတရားဟောတဲ့တရားတော်တွေဆိုတာကနာယုံစဉ်းစားတွေးခွန်ရအောင်တော့တယ်မဟုတ်သေးဘူးကိုယ်တိုင်ရှင်းသုံးပွားများအားထုတ်ရတဲ့တရားလည်းဖြစ်ပါတယ်နော်အဲ့တော့ဘယ်လိုတရားမျိုးကိုဖြစ်ဖြစ်ကိုယ်တိုင်မရှင်းသုံးပဲနဲ့သူ့ရဲ့အဓိပ္ပာယ်ကိုတကယ်တည်ပြီးတော့နားတယ်ကိုသဘောပေါက်ဖို့ဆိုတာမလွယ်ပါဘူးနော်ဥပမာတိလဆိုတာတော့နော်တိလကိုကိုယ်တိုင်မဆောင်သေးပဲနဲ့မထင်းသေးပဲနဲ့တိလရဲ့အကျိုးတိလရဲ့နည်းနည်းပုံသဘောပေါက်နိုင်နော်သူ့တူပဲဆိုရင်တော့ခင်ဗျားတို့ကဒီစပေးတဲ့မှာဒီရင်သက်သက်သုံးမှဆိုတာကိုဖတ်ဖူးပါတယ်နော်ဖတ်ဖူးတော့ဉာဏ်ပြုမယ်လို့စိတ်ကူးတဲ့ခါကျတော့အဲ့ဒါလိုလူတင်စောက်ကြည့်လို့ဖြစ်နေတဲ့အကြောင်းတို့နေရာတို့ကိုစုံစမ်းပြီးတော့သွားပြီးတော့သောက်စောက်ကြည့်ကြည့်ပါတယ်နော်အဲ့လိုကျင့်သုံးစောက်ကြည့်တဲ့ခါကျမှပဲဒီလိုလူတင်စောက်ကြည့်ရတဲ့အကျိုးကိုပူပြီးတော့သိတာနော်အဲ့တော့ဘယ်လို့ဖြစ်ကြည့်ကြားမှုယုံစဉ်းစားယုံနဲ့တကယ်အပြည့်အစုံနဲ့မသိနိုင်ဘူးကိုယ်တိုင်ရေရှည်လုပ်ကြည့်တဲ့ခါကျမှပဲအဲ့ဒီအလုပ်ရဲ့အကျိုးကိုနည်းနည်းနဲ့သိနိုင်တယ်အဲ့ဒီအလုပ်ရဲ့ခက်ခဲပုံနည်းနည်းပုံသိမ်မွေ့ပုံ
ပုံပြနေနေသိနိုင်ပါတယ်နော်ပြီးတော့အဲ့လိုလုံးကြည့်တဲ့ခါကျမှပဲကိုလုံးမဲ့အလုံးနဲ့တစ်ခါတလေဘလို့အချက်ချင်းတွေ့ရတယ်ဆိုတာကိုလည်းပုံပြရပါတယ်နော်ဥပမာတရားကိုဆောင်ထင်းမယ်ဆိုရင်ကိုပဲတစ်ခါလေးဒီကဆောင်ထင်းရတာဘလောက်ချက်တလေးဆိုတာသဘောပေါက်တာနော်တချို့အခြေအနေတွေမှာတော်တော်ကိုအကျက်တဲတွေ့ရတဲ့အခါမျိုးရှိတယ်အဲ့လိုခါမှာစိတ်ထဲမှာအများကြီးရုန်းကန်ရတယ်နော်ဒါကိုဥစားပေးလိုက်မလဲနင်းနေပါပါရှော့ရှော့ပေါ်ပေါ်လေးလုပ်လိုက်ရရင်ကောင်းမလားတွေးတတ်ပါတယ်နော်အဲ့လိုစိတ်ထဲမှာပฏิပက္ခဖြစ်တာလေးတွေကိုပဲစောင့်ကြည့်ရင်းရနေပဲစိတ်ရဲ့တဘာဝကိုလည်းပူပြတ်သိလာပါတယ်အဲ့တော့မြတ်စွာဘုရားဟောတဲ့တရားတော်မှန်သမျှဟာတခုမကျန်အားလုံးဟာလက်တွေ့ကျင့်သုံးရမယ့်တရားတွေကြီးပဲဖြစ်တာနော်အဲ့တော့ဒီနေ့ဘုန်းကြီးပြောခြင်းနဲ့ကြောင်းရတာခဏခဏလည်းပြောခဲ့ပြီးပါပြီငယ်ငယ်လေးကအင်မတန်နှစ်သက်ခဲ့တဲ့အင်မတန်သဘောကျခဲ့တဲ့အခြေခံနဲ့အင်မတန်ကျတဲ့တရားဖြစ်ပါတယ်နော်ဘယ်လောက်တိအောင်အခြေခံကျသလဲဆိုရင်ဥပမာပြောရင်ဗမာပြည်မှာကလေးငယ်တွေကိုဘုန်းကြီးကျောင်းပို့ကြတယ်နော်ရှိခိကဘုန်းကြီးကျောင်းပညာရေးပဲရှိတယ်ကိုတော့ပထမဆုံးဗာသင်ရတယ်သင်ဘုန်းကြီးသင်ရတယ်နော်ရှိခိကပညာရေးသင်ပြီးတော့သင်ဘုန်းကြီးကုံသွားပြီးရင်ဗာသင်ရတယ်ဘုဟုတန်ရှိရလို့ဆိုတော့သိမှာပါသင်ဘုန်းကြီးကုံပြီးရင်ကျဲကျဲလေးပြောရင်ကောင်းလို့မင်္ဂလာထုတ်တင်ရပါတယ်နော်အဲ့တော့စဉ်းစားကြည့်စလုံးပေါင်းပေါင်းတတ်တဲ့အချိန်နော်သင်္ဘောကြီးလက်ကိုရောဘာဝသတင်ရလဲဆိုတော့မင်္ဂလာထုတ်တင်ရတယ်နော်အဲ့ဒါကိုကြည့်ရင်ပဲဘုန်းကြီးတို့မြန်မာပြည်မှာဘုန်းကြီးကျောင်းပညာရေးမှာနော်အထူးသဖြင့်ဟိုဘုန်းကြီးကျောင်းသားဘဝနဲ့ကိုရင်ဖြစ်ကိုရင်နဲ့ယဟန်ဖြစ်ဖို့အတွက်ပညာရေးမှာမင်္ဂလာထုတ်တာဘယ်လောက်အရေးကြီးလဲဆိုထင်ရှားပါလားနော်အဲ့တော့ဘုန်းကြီးတို့လည်းခန့်မြေကအဲ့ဒီ16နဲ့ရွယ်လောက်ကလေးရဘုရားဗာသာတရားဆရာဟောတဲ့တရားတော်ကိုစိတ်ပါဝင်စားလာတဲ့ခါမှာစာပေတွေရှာပြီးတော့ဖတ်တော့ဒီမင်္ဂလာတရားတော်နဲ့ပတ်သက်တဲ့စာအုပ်တွေဖတ်ဖြစ်ပါတယ်နော်အခုလည်းတည်းနောက်ထပ်ပညာရှင်တော်တော်များကမင်္ဂလာတရားတော်နဲ့ပတ်သက်တာကိုဖတ်ပြီးတော့အရေးကြတော်မှရှိသေးတယ်နော်အဲဆရာကြီးဥဒုက္ခဤထားလည်းရှိတယ်နော်မင်္ဂလာတရားတော်ဆိုတာကိုအဲ့တော့ဒီတရားတော်ဟာအမတန်နဲ့နဲ့တည်မှုပါတယ်ပြီးတော့ဒီတရားတော်ရဲ့ထူးခြားချက်တစ်ခုကသောလောကီအဓိပ္ပာယ်လည်းပါနေတယ်။လောကုတ္တရာအဓိပ္ပာယ်လည်းပါတယ်။သောလောကီအတွက်ကောလောကုတ္တရာအတွက်ကောအမတန်ပြည့်စုံတဲ့တရားတော်လို့ဆိုနိုင်ပါတယ်နော်။အဲတော့ဘုန်းကြီးလည်းငယ်တည်းကဒီတရားတော်ကိုသောတာပန်တရားမှာအမတန်အချိန်ခံကြပြီးတော့နည်းနည်းပြီးတော့လောကီကောလောကုတ္တရာကောလူမှုရေးကောဘာဝအကုန်လုံးပြည့်စုံအောင်ပါနေတဲ့တရားတော်ဆိုပြီးတော့ဟိုအထူးပဲအချိန်ပေးပြီးတော့ထေချာလေ့လာပါတယ်စဉ်းစားပါအဲ့တော့ဒီတရားတော်ကိုပဲဘုန်းကြီးအမေရိကန်နိုင်ငံရောက်တုန်းကအမေရိကန်နိုင်ငံမှာဗုဒ္ဓဘာသာရက်နဲ့ဟိုပါရဂူဘွဲ့ယူမဲ့ကျောင်းသားတွေရှိတယ် PhD ဘွဲ့ယူမဲ့ကျောင်းသားတွေရှိတယ်သူတို့က Buddhist ethics ဆိုတော့စာတမ်းရေးပါတယ်နော်အဲ့တော့ ethics ဆိုတာဘာလို့ဘယ်လိုခေါ်မလဲကိုကျင့်တရားနော်အဲ့တော့ Buddhist ethics ဆိုတော့ဗုဒ္ဓဘာသာကိုကျင့်တရားအဲ့ဒီဘုရားဘာသာကိုကျင့်တရားဆိုတဲ့ခေါင်းစဉ်နဲ့စာတမ်းပြည့်စုံတဲ့ကျောင်းသားတွေလည်းရှိနေတော့သူတို့ကဘုန်းကြီးတို့ဒီလာပြီးတော့မသိတာရှိရင်မေးကြတယ်ဆွေးနွေးကြတယ်ဆွေးနွေးကြတော့ဘုန်းကြီးတို့ကလည်းဒီကိုကျင့်တရားနဲ့ပတ်သက်ပြီးတော့မြတ်စွာဘုရားဟောခဲ့တဲ့တရားတော်တွေထဲကတင်းတော်ကဘုရားလည်းလမ်းပြတဲ့အကြောင်းအရာတွေကိုစူးစီးပြီးတော့သူတို့ကိုအပတ်စဉ်ဆွေးနွေးရတယ်နော်သူတို့ကလည်းရေရှိလေးလာနေတဲ့ပုံစံဖြစ်တယ်သူစာရန်ပြည့်စုံရတယ်ဆိုတော့လည်းပဲအနည်းဆုံးတော့လင်းလန်း6လလောက်ကြာလာဆိုတော့မကြမ်းမကြမ်းအကြောင်းကိုလာပြီးဆွေးနွေးကြတယ်ဆွေးနွေးတော့ဘုန်းကြီးကလည်းဘုဒ္ဓစ်အက်သစ်ကိုလေးလာမယ်ဆိုရင်တော့မင်္ဂလာတရားတော်ကိုခြံထားလို့မဖြစ်ပါဘူးဒါဟာဘုရားဘာသာများကျင့်သုံးရမယ့်ကိုကျင့်တရားထဲမှာထိတ်ဆုံးကနေပါနေတဲ့တရားတော်တွေဖြစ်ပါလေလို့ဆိုတော့ဒီထဲမှာဒါနလည်းပါတယ်သီလလည်းပါတယ်နော်ဘာဝနာလည်းပါနောက်ဆုံးနိဗ္ဗာန်ရောက်တဲ့အချိန်အောင်ပါတယ်နော်ဒါကြောင့်ဒါကိုအဓိကထားပြီးတော့လေ့လာသင့်တယ်ဆိုတော့ပြောပြပြီးတော့သူတို့နဲ့ဆွေးနွေးပါတယ်နော်ဆွေးနွေးတော့သူတို့အင်တန်စိတ်ဝင်စားတာကိုသိရတယ်သူတို့နဲ့ဆွေးနွေးရင်းနဲ့မှပဲဘုန်းကြီးလည်းပြောရင်းပြောရင်းနဲ့အရင်ကကိုယ်တိုင်တောင်းမှမတွေးမိတဲ့အချို့အချက်လက်တွေကို သွင်းမိသွားပြီးတော့သူတို့ပြောပြစ်သွားတယ်နော်ပြောပြစ်တော့သူတို့ကိုဆွင်းငိမ့်နဲ့အဲဒီတုန်းကအင်္ဂလိပ်လိုအတန်သွင်းထားတာအဲဒီမင်္ဂလာတရားတော်ဟာအတန်သွင်းပြီးတော့မှအခွေပေါင်းဘယ်လောက်ရှိလဲလို့ဒီတွက်ကြည့်တော့36ခွေဖြစ်နေတယ်နော်မင်္ဂလာတရားတော်တပုတ်သေးဘူးဒီစီစီစီနီးလိုက်တဲ့ခါမှာဘယ်လောက်ရှိအောင်ကျေသွားလဲဆိုတော့အခွေပေါင်း36ခွေဖြစ်သွားတယ်ဒါတော့မှဘုန်းကြီးတို့ညာနဲ့အဲ့လောက်ပဲမှီလို့ပါနော်ဒီထက်ညာကြည့်ရင်ဒီထက်ဘုန်းကြီးတို့ကျေသွားနိုင်တယ်နော်အဲဒါကြောင့်ဒီပါဠိတော်ထဲမှာဟောထားတဲ့မင်္ဂလာတရားတော်ဟာတကယ်တော့အကျဉ်းပဲဟောထားတာဖြစ်ပါတယ်ဟုတ်အကျဉ်းဆိုရင်အမြတ်အဘိဓမ္မာကျေပြန့်နည်းနည်းပါတယ်ဒီတရားတော်ဖြစ်ဖြစ်ဥပမာဆိုပါတော့ဓမ္မစကြာတရားတော်ဆိုရင်မြတ်စွာဘုရားဟောတော့ကဘုန်းကြီးတို့မှတ်သားပြီးတော့စာပေထဲမှာတွေ့ရတာငါရဲ့ကြားတယ်တဲ့နော်အခုပါဠိတော်ထဲမှာရှိနေတဲ့အတိုင်းဆိုရင်ရွတ်လိုက်ရင်မနေ့မနေ့နဲ့ပြီးတယ်ဒီထဲမှာဓမ္မစကြာအရင်ရွတ်တဲ့တွေရှိပါတယ်မနေ့မနေ့လောက်ကြားလဲမနေ့20ဟုတ်လားနော်အခုရွတ်မနေ့20ပဲကြားတယ်နော်မြတ်စွာဘုရားဟောတော့ငါရဲ့ကြားတယ်အဲ့ဒီသင်္ဆာဝကီ၅ဦးကဥမာနှစ်ပါးကဆုံးခံသွားရင်ကျန်တဲ့၃ပါးကမတော်ဘူးတရားထုတ်နေရလာတဲ့ဆုံးကိုမျှပြီးဖုံးပေးတခါ၃ပါးကဆုံးခံသွားမျှတဲ့ဆုံးကို၅ပါးမျှပြီးဖုံးပေးအဲ့ဒါကိုဖုံးမျှပြီးဖုံးပေးပြီးတော့၅ရက်လုံးတရားနဲ့အာထုတ်တရားနဲ့နာတာနော်အဲ့ဒါ၅ရက်ကြာတယ်တဲ့နော်အဲ့လိုပဲတခြားတခြားတရားတော်တွေကလည်းပဲအားလုံးကပါဠိတော်မှာရှိနေတာကအချင်းချင်းပြီးတော့မှတ်တမ်းအနေနဲ့ထားခဲ့တာတွေဖြစ်ပါတယ်တကယ်ဘုရားကအတန်ကျေပါလေနော်အခုမင်္ဂလာတုတ်ကူလည်းပဲဒီလိုပဲအတိတ်တွေအကျေကိုစဉ်းစားကြပါဦးနော်ဘုန်းကြီးကစဉ်းစားခံတော်လာပါနော်တော့တခြားဓမ္မတွေလည်းပဲစဉ်းစားကြည့်ခြင်းစဉ်းစားတယ်ဆိုတာလူသားရဲ့အင်မတန်ထူးခြားတဲ့အဆင့်မြင့်တဲ့အရေးအချင်းချင်းဖြစ်သွားတယ်။တိရစ္ဆာန်တွေကမစဉ်းစားနိုင်ဘူး။ဟုတ်။ဒါကကိုယ့်ရဲ့စဉ်းစားနိုင်တဲ့အရေးချင်းကိုကိုယ်ပြတ်ထက်မြက်လာအောင်အလေးချင်းလုပ်ပေးဖို့အများကြီးလိုတယ်။အဲကြောင့်ငယ်ငယ်လေးတည်းကစဉ်းစားတတ်တဲ့အလေးချင်းလေးရှိအောင်လူငယ်တွေကိုသိစဉ်းစားစေချင်ပါတယ်။ဟုတ်။ဘုန်းကြီးတို့ကိုယ်တိုင်နဲ့ငယ်ငယ်တွေကစဉ်းစားတာတဝါနာပါတယ်။အမေအမြတ်အတန်ထူတယ်။ကိုယ့်ဘက်ကလည်းဒီဘက်ကလည်းဒီကိုယ့်ဘက်ကလည်းစောဒကပြက်လိုက်ဒီဘက်ကလည်းစောဒကပြက်လိုက်နော်။မိကုန်းကြီးအမေမျိုးထုတ်တယ်။အဲ့လိုအမျိုးမျိုးဆက်ပြီးတော့တွေးရတာစောဒကတွေးရတာအတော်အရသာရှိပါတယ်နော်တန်ဖိုးလည်းမတန်ရှိတယ်ဒါကြောင့်အခုမင်္ဂလာတရားတော်ကိုစဉ်းစားကြမှာဆိုရင်ပထမဆုံးဘယ်ကနေစဉ်းစားမလဲဆိုတော့မင်္ဂလာဆိုတာဘာလဲဆိုတာနဲ့စပြီးတော့စဉ်းစားမင်္ဂလာဆိုတာဘာလဲဘယ်လိုဖြေမလဲမင်္ဂလာဆိုတာပါဠိစကားပါနော်ဗမာစကားမဟုတ်ပါဘူးမင်္ဂလာဆိုတာဘာလဲဆိုရင်အချင်းချင်းအချင်းတော့မင်္ဂလာတုဒ္ဓမှာရှိတဲ့အဓိပ္ပာယ်တွေကိုခြုံပြီးတော့အဓိပ္ပာယ်ကောင်းလာရင်တော့ကောင်းတာတွေအားလုံးကမင်္ဂလာလို့ပြောလို့ရပါတယ်နော်။ဟုတ်ဆိုတော့မင်္ဂလာတုဒ္ဓမှာကြည့်ဒါနင်္ဆာဓမ္မစရိယာဆိုတော့ဒါနဆိုတော့မင်္ဂလာပဲနော်။အာတိဝိတ္တိပါပါဆိုတာကတိလကိုပြောတာနော်။တိလဟာလည်းမင်္ဂလာပဲနော်။အဲမာတာပိတုဥပဌာဏံဆိုရင်တော့အမိဖကိုပြည့်စုံတယ်ထောက်ပံ့တယ်လှုပ်ကြွေးတယ်ဆိုတာဒါလည်းကောင်းမှုကုသိုလ်ပဲနော်။ဒါလည်းမင်္ဂလာပဲနော်။တခြားတခြားလည်းအများကြီးပါနေတယ်နော်ဥပမာပတိရူပဒေတာမှာသောစဆိုတာလည်းမင်္ဂလာပဲနော်တင့်တင့်မြတ်ပတ်တဲ့အယတ္တိတာမှာနေထိုင်ရခြင်းဒီမင်္ဂလာတဲ့ဒီလိုသုံးထားတယ်နော်အဲ့တော့ဒီမင်္ဂလာဆိုတဲ့ပါဠိစကားလုံးကိုမသုံးဘဲနဲ့ဗမာစကားနဲ့ရိုးရိုးအတိပ္ပယ်ကောင်းရင်ဘယ်လိုအတိပ္ပယ်မျိုးထွက်မလဲနော်အဲ့တော့အတိပ္ပယ်ကိုတခြားရှာကြည့်တော့အမှန်တန်လက်တွေ့ကြတဲ့အမှန်တန်နှစ်သက်စရာကောင်းတဲ့အတိတ်တွေတော့တွေ့ပါတယ်နော်အဲ့ဒီအတိတ်တွေကဘာလဲဆိုတော့အဋ္ဌိကာရဏံဝိဋ္ဌိကာရဏံသမထံပတိကာရဏံအဲ့လိုအတိတ်တွေတွေ့တယ်ပါဠိလိုနော်ကြီးပွားစေတဲ့တိုးတက်စေတဲ့ပြည့်စုံစေတဲ့အရာတဲ့နော်ကြီးပွားကြောင်းတိုးတက်ကြောင်းပြည့်စုံကြောင်းတဲ့အဲကြောင့်တင့်တင့်မြောက်ပတ်တဲ့အရာဒီကမှနေရင်ကိုယ်ကတော့မကြီးပွားဘူးလားကြီးပွားတော့ကိုယ်ကတော့တိုးတက်တယ်နော်ဒီမှာပညာရေးတဲ့အစဉ်ပြေတဲ့နေရာကျန်းမာရေးတဲ့အစဉ်ပြေတဲ့နေရာအလုတ်တိုင်းအရှင်ပြေတဲ့နေရာကုသိုလ်ရေးမှာအရှင်ပြေတဲ့နေရာအဲ့လိုနေရာမှာနေမစဉ်ပညာရေးဘက်ကလည်းတိုးတက်မယ်ကျောင်းဝင်ဘက်ကလည်းတိုးတက်မယ်နော်အဲကုသိုလ်ရေးဘက်ကလည်းတိုးတက်မယ်စီးပွားရေးဘက်ကလည်းတိုးတက်မယ်နော် တော့တိုးတက်ကြောင်ကြီးပွားကြောင်အောင်မြင်ကြောင်ပြည့်စုံကြောင်ဟုမင်္ဂလာလို့ခေါ်တယ်နော်ဒါကြောင့်တိုးတက်တယ်ကြီးပွားတယ်အောင်မြင်တယ်ပြည့်စုံတယ်ဆိုတာကိုစဉ်းစားတဲ့အခါမှာတစ်ခုကောင်းစဉ်းစားလို့မရဘူးနော်ကြီးပွားရေးတစ်ခုတည်းကောင်းရင်လည်းအောင်မြင်တယ်လို့ပြောလို့မရဘူးကြီးပွားရေးတော့ကောင်းတော့ကြံ့မှန်ရေးမကောင်းဘူးဆိုဘယ်နဲ့နေမလဲမအောင်မြင်ဘူးနော်အဲ့လိုပဲကြီးပွားရေးတော့ကောင်းတယ်ကုသိုလ်ရေးဘက်ကအကျိုးမရှိဘူးမတိုးတက်ဘူးဆိုရင်တော့ဒါလည်းမအောင်မြင်ဘူးလို့ဆိုရမှာပဲနော်ဒါကြောင့်အောင်မြင်တယ်ဆိုတဲ့ဘဝကိုစဉ်းစားတဲ့အခါမှာအချက်လက်တွေအများကြီးထည့်စဉ်းစားဖို့လိုတယ်နော်အဲစီးပွားရေးတို့ပညာရေးတို့တော့ကောင်းပါလေဒါပေမဲ့မိဘနဲ့အဆင်မပြေဘူးဆိုရင်တော့ဒါနဲ့အောင်မြင်တယ်လို့ပြောလို့မရဘူးနော်ဒါဆိုမတ္တပိတုဥပခန္ဓာဆိုတာမှာမိဘကိုပတ်ဆံပေးရုံနဲ့မဟုတ်ဘူးမိဘနဲ့ချစ်ချစ်ခင်ခင်ရင်းနှီးပုံမှန်နည်းနည်းပြောဆိုဆက်ဆံဖို့ဆိုတာပါသေးတယ်နော်အဲမိဘရဲ့အဆုံးအမဩဝါဒတွေကိုနာခံဖို့မှတ်သားဖို့ဆိုတဲ့သဘောတွေလည်းပဲပါနေပါတယ်နော်မိဘကိုပတ်ဆံတော့ပေးတယ်ဒါပေမဲ့မိဘရဲ့အဆုံးအမကိုမနာခံဘူးဆိုရင်မိဘစိတ်ချမ်းသာပါ့မလားချမ်းသာဘူးနော်အဲ့လို့ဆိုရင်မတ္တပိတုဥပဒ္ဒနာဆိုတဲ့မင်္ဂလာပြောင်းနဲ့တကယ်မပြည့်စုံသေးဘူးလို့ဆိုရမှာပဲနော်အဲ့တော့အောင်မြင်တဲ့ကြီးပွားတယ်ဆိုတာနဲ့ပတ်သက်ပြီးစဉ်းစားတဲ့အခါမှာတော်တော်ကို down see အောင်စဉ်းစားဖို့လိုမယ်နော်အဲ့တော့ကိုယ့်ဘဝကလည်းအောင်မြင်တယ်ကြီးပွားတယ်ဆိုတာကိုတကယ်တိတိကျကျစက်တန်းထောက်ကြည့်ခြင်းနဲ့ဆိုရင်မင်္ဂလာတရားတော်တွေကတစ်ချက်ချင်းတစ်ချက်ချင်းနဲ့အကုန်လုံးတိုက်ကြည့်လိုက်ပါဘယ်နှချက်လောက်တိုက်ကြည့်တယ်လဲနော်မင်္ဂလာတရားတော်တွေကအချက်လက်တွေနဲ့အများများတိုက်ကြည့်တယ်ဆိုရင်ကိုယ့်ဘဝကများများအောင်မြင်တယ်လို့ပြောလို့ရတယ်အားလုံးတိုက်ကြည့်တယ်ဆိုရင်တော့အောင်မြင်ဆုံးဖြစ်သွားပြီလို့ဆိုရမှာနော်အဲ့တော့ဒီမင်္ဂလာတရားတော်ဆိုတာအောင်မြင်ဖို့ရအကြောင်းတိုးတက်ဖို့ရအကြောင်းကြီးပွားဖို့ရအကြောင်းပြည့်စုံဖို့ရအကြောင်းအကြောင်းအောင်မြင်ခြင်းနဲ့လူတွေတိုးတက်ခြင်းနဲ့လူတွေကြီးပွားခြင်းနဲ့လူတွေကိုယ့်ဘဝမှာပြည့်စုံခြင်းတယ်ဆိုတဲ့အဖြစ်မျိုးကိုရခြင်းတဲ့လူတွေကဒီထဲမှာမင်္ဂလာတရားတော်မှာဘုရားဟောထားတဲ့အချက်လက်တွေကိုတစ်ခုမှမကြအောင်သင်္ချာလေးလေးနဲ့စဉ်းစားပြီးတော့အထက်လျောက်အတတ်ငယ်ဆုံးကိုအစွမ်းရှိသလောက်ပြည့်စုံအောင်ကျင့်သုံးဖို့လိုတယ်နော်သူကကျင့်သုံးမှပဲပြည့်စုံမှာမကျင့်သုံးမှလည်းမပြည့်စုံနိုင်ဘူးနော်ဒါကြောင့်အခုသိက္ခာဒကာဒကမတွေကိုအောင်မြင်ခြင်းလားကြီးပွားခြင်းလားပြည့်စုံခြင်းလားလို့မေးရင်ဘယ်လိုဖြေကြမလဲအောင်မြင်တယ်လို့ဖြေကြမှာပဲမအောင်မြင်မှာဘူးလို့ဖြေမဲ့သူတယောက်မှမရှိနော်ဘုန်းကြီးလည်းအဲ့ထက်မှမပါဘူးအင်တန်အောင်မြင်ခြင်းပါလေအင်တန်ကြီးပွားခြင်းနဲ့အင်တန်တိုးတက်ခြင်းနဲ့အင်တန်ပြည့်စုံခြင်းပါလေနော်အဲ့တော့ငယ်ငယ်ကအောင်မြင်ခြင်းပါလေအောင်မြင်ခြင်းတို့အောင်မြင်ရင်းနိလန်ပေါင်းစုံနဲ့ပတ်သက်တဲ့စာအုပ်တွေကြီးပွားရေးတိုးတက်ရေးနဲ့ပတ်သက်တဲ့စာအုပ်တွေအများကြီးဖတ်ပါလေနော်အဲ့ဒီဖတ်တဲ့ချက်မှာဆရာကြီးပြီးမွန်းနေရတဲ့ကြီးပွားချမ်းသာနည်းစာအုပ်တွေလည်းဖတ်ပါလေဒါမဲ့တရားဟောထားတဲ့မင်္ဂလာတရားတော်ဖတ်ကြည့်တဲ့အခါကျတော့မင်္ဂလာတရားတော်ကမှတကယ်ကိုဒီဘဝတည်းမကဘူးနော်ဘဝတန်တရားမှာနောက်ထပ်ဘဝတွေဖြစ်ရအောင်မဲ့လူတွေပါပဲနော်ဘဝတန်တရားဆက်ဆက်ဖြစ်အောင်အောင်မြင်တဲ့လူကြီးပွားတဲ့လူတိုးတက်တဲ့လူပြည့်စုံတဲ့လူဖြစ်ဖို့အတွက်အင်မတန်အချက်နဲ့အပြည့်ပြည့်စုံဟောထားတဲ့တရားတော်ဆိုတာကိုတွေ့ရတယ်။တခြားလောကီအောင်မြင်ကြီးပွားရေးစာအုပ်တွေဆိုတာကတစ်ခုကောင်းလောက်ရေးထားတာပါနော်။တောင်းမရှိပါဘူးနော်။ဒါကြောင့်ရှင်ဘုရားပုံညာဖတ်ကြည့်တယ်လောကီပညာရှင်တွေရေးတဲ့အောင်မြင်ရေးနည်းလမ်းတွေစာအုပ်တွေနဲ့တရားဟောတဲ့မင်္ဂလာတရားတွေနဲ့ရှင်ဖတ်ကြည့်တော့ဘာမှမရှင်းသာဘူးနော်။သူတို့ကဒီစီဥစ္စာတစ်ခုလောက်နဲ့အောင်မြင်ရေးကိုတိုင်းတာထားတာပါ။အဲ့တော့အဲ့လိုပထမတော့ခြုံပြီးတော့ငံတရားတော်ရဲ့အတိအကျကိုစဉ်းစားပါနော်အခုအတိအကျတချို့အချက်လေးတွေကိုပြောချင်ပါတယ်ဥပမာပထမဦးဆုံးငံတရားတော်ကလည်းအာဒီဝနာသာဘာလနာနော်ဒါပထမဦးဆုံးငံတရားဘာဖြစ်လို့ဒီပထမဦးဆုံးမှာငံတရားတော်38ဖြာမှာနံပါတ်1မှာဘာဖြစ်လို့အာဒီဝနာသာဘာလနာကိုစတဲ့တော့ဟောလိုက်တာဘာဖြစ်လို့ဘုနိဗ္ဗာန်ရောက်တဲ့အရှင်ကိုပထမဆုံးနံပါတ်1မှာမထားတာအရှင်စဉ်သွားရအောင်ပါနော်အဲအဲ့တော့ပထမအဆုံးအရှင်ကသတိဝနာသဘာလနာလူနိုင်နဲ့မပေါင်းဖော်ရခြင်းဒီမင်္ဂလာလို့ဆိုတယ်နော်အဲ့ဒါကိုတစ်မျိုးတစ်ခါပြန်ရိုးရိုးစကားနဲ့ပြောကြစို့လူနိုင်နဲ့မပေါင်းဖော်ခြင်းဒီအောင်မြင်ကြောင်တိုးတက်ကြောင်ကြီးပွားကြောင်ပြည့်စုံကြောင်အဲ့လိုဒိဗ္ဗဖြစ်သွားပြီနော်အဲ့လိုစဉ်းစားကြည့်တော့စိတ်ထဲမှာဘယ်လိုခံစားရသလဲ လူမိုက်နဲ့မပေါင်းရချင်းဒီအောင်မြင်ကြောင်းတိုးတက်ချောင်းကြီးပွားချောင်းဆိုတော့လူမိုက်နဲ့ပေါင်းရင်ဆုံးရှုံးမယ်မအောင်မြင်နိုင်ဘူးမကြီးပွားနိုင်ဘူးမတိုးတက်နိုင်ဘူးဆိုတဲ့အဓိပ္ပာယ်ပေါက်တယ်နော်အဲ့လူမိုက်ဆိုတာဘာလို့တတ်တယ်လဲသူဘာလို့လုပ်တယ်လဲဘာဖြစ်လို့သူ့ကိုလူမိုက်လို့ခေါ်တယ်လဲအဲအချင်းချင်းပြောလိုက်ရင်သူစီရင်မှုတွေလုပ်တဲ့လူတွေမျိုးလို့နော်အဲ့တော့မကောင်းမှုကိုလုပ်လို့လူမိုက်လို့ခေါ်တယ်ဥမာသူတစ်ပါးအတွက်တတ်တယ်သူတစ်ပါးမျက်စိကိုယ်တယ်သူတစ်ပါးအားများကိုပြင်မာတယ်သူတစ်ပါးချိုးစီးပွားချိတ်ခဲအောင်လိန်လေလက်ပြပြီးတော့ပြောတယ်နော်အဲတတိလက်လို့ဖြစ်စေတတ်တဲ့မူရည်စီးပွားတွေကိုတောက်တယ်တုံးတယ်ထိုးတယ်ရှူတယ်ဘယ်လိုလုပ်လို့ပေါ့နော်ဒီနည်းနဲ့ကိုယ့်ရဲ့တတိဉာဏ်ကိုထိုင်မင်းသွားစေမယ်ကိုယ့်ရဲ့တတိကိုတတိလက်လို့ဖြစ်သွားစေမယ်အရာမျိုးနော်တောက်တယ်ဖြစ်စေထိုးတယ်ဖြစ်စေရှူတယ်ဖြစ်စေလိမ့်တယ်ဖြစ်စေဘယ်လိုလုပ်လို့နော်အဲ့ဒါမျိုးကိုလုပ်တဲ့သူဟာလူမိုက်ပဲလို့ဆိုရမှာနော်အဲ့တော့လူမိုက်ဆိုတာသူ့အကျိုးစီးပွားကိုလည်းသူဖျက်ဆီးလိုက်တယ်ပြီးတော့သူတစ်ပါးရဲ့အကျိုးစီးပွားကိုလည်းသူဖျက်ဆီးတယ်နော်အဲ့တော့လူမိုက်နဲ့တောင်းလို့ရှိရင်အဲ့ဒီလူမိုက်ကဘာလို့ခိုင်းမလဲသူလုပ်တယ်လို့လုပ်ခိုင်းပါမယ်နော်သူမကောင်းတာလုပ်ရင်သူ့ကိုအဖို့ခေါ်မှာပဲအဲ့ဒီသူ့ကိုအဖို့မလိုက်ဘူးဆိုရင် तू ကဘယ်လိုသဘောထားမလဲကို့ရန်သူလိုသဘောထားမယ်စိတ်ဆိုးမယ်နော်အဲ့တော့ तू ကသူ့အကျိုးကိုလည်းသူဖျက်ဆီးတယ်သူတစ်ပါးအကျိုးကိုလည်းဖျက်ဆီးတယ်နော်အခုဘုရားအကျိုးကိုလည်းပဲဖျက်ဆီးတယ်။ငောင်းတန်တရားအကျိုးကိုဖျက်ဆီးသေးတယ်ဖျက်ဆီးလိုက်တယ်နော်။လောကီအကျိုးကိုလည်းဖျက်ဆီးတယ်။လောကုတ္တရာအကျိုးကိုလည်းဖျက်ဆီးတယ်။အဲ့တော့အဖက်ဖက်ကဘက်ဆုံးဖျက်ဆီးအောင်လုပ်ခဲ့တယ်ပဲလို့ဆိုလို့ရတယ်နော်။လူမိုက်ဆိုတာ။ဒါလူမိုက်ဒီကြောင့်လောကကြီးမှာလောက်အန္တရာယ်တွေများနေတာပါ။အဲကြောင့်လူမိုက်နဲ့သာသွားပေါင်းမိပြီးဆိုရင်ကျန်တဲ့မင်္ဂလာတရားတွေဖြစ်နိုင်ဦးမလား?မဖြစ်နိုင်တော့ဘူး။နော်လူမိုက်နဲ့သာပေါင်းမိပြီးဆိုရင်တော့ကျန်တဲ့မင်္ဂလာတရားတော်တွေဖြစ်ဖို့ရအလားအလာမရှိတော့ဘူး။အဲကြောင့်သူ့ကိုထိတ်ဆုံးမှထားပြီးတော့ဟောတော်မူခဲ့တာနော်။အဲတော့လူမိုက်ကဘာဖြစ်လို့မိုက်တာလဲလို့စဉ်းစားရင်တော့ဘယ်လိုနည်းနဲ့ဆွတ်မလဲ။လောဘကြီးလွန်းလို့မိုက်တာပဲနော်။ဒေါသကြီးလွန်းလို့မိုက်တယ်။မောဟကြီးလို့မိုက်တယ်။မာနကြီးလို့မိုက်တယ်နော်မနာလိုဆိုတဲ့စိတ်ကြီးကြီးလို့မိုက်တယ်အဲ့လိုဆိုရမှာပဲနော်အဲ့တော့လောဘဆိုတာသူတူတူလူဖြစ်ဖြစ်ပုထုဇဉ်မှာလည်းလောဘရှိတာပဲနော်တခါတခါလည်းလောဘရှိသေးတယ်အနာဂံကြက်မှာပဲလောကီကာမဂုဏ်အာယုန်နဲ့ပတ်သက်တဲ့လောဘကျင်းသွားပြီနော်ဒါတော့မှဘဝတဏှာဆိုတာလေးတော့ကျန်သေးတယ်နော်အဲ့ဒီလောဘလေးတစ်ခုတော့ကျန်သေးတယ်အဲ့တော့သူတူတူအားလုံးပဲလောဘဆိုတာအနေနဲ့များတော့ရှိကြတာပါပဲနော်ဒေါသလည်းပဲဘူးမဆူမကင်းပါဘူးနော်မောဟလည်းပဲမကင်းပါဘူးမာနလည်းမကင်းဘူးအိတ်တာမျိုးစီလည်းမကင်းသေးပါဘူးနော်ဒုက္ခတရားတရားကိုမှမရသေးဘူးဆိုရင်အနည်းနဲ့များတော့ရှိသေးတာပဲနော်သို့တော့လူတဘာဝဆိုတာကအစိုးရတက်တက်မဟုတ်ပါဘူးလူမှာတောင်းတဲ့စိတ်တွေလည်းအများကြီးရှိပါတယ်နော်အဲ့တော့အကောင်းနဲ့အဆိုးနှစ်မျိုးစလုံးရှိနေတော့ဒီအဆိုးကိုအကောင်းကပြန်ပြီးတော့ထိန်းပေးတဲ့သဘောရှိတယ်နော်ခုမှဆိုးကျင်တဲ့စိတ်ဖြစ်လာပြီဆိုရင်ကောင်းကျင်တဲ့စိတ်ကသူ့ကိုပြန်ထိန်းပေးတယ်မလုပ်ပါနဲ့မသိတော့ပါဘူးနော်ရှက်စရာကောင်းပါလေဂုဏ်သိက္ခာကျရပါလေနော်စသဖြင့်သူ့ရဲ့ကောင်းတဲ့စိတ်ကလည်းသူ့ကိုပြန်ထိန်းတာလည်းရှိတယ်နော်တချို့လူတွေကသူတို့ကိုသူတို့ပြန်ထိန်းပါတယ်သူတို့စိတ်ထဲမှာဖြစ်တဲ့ကောင်းတဲ့စိတ်တွေကမကောင်းတာလောက်တော့မယ်ဆိုရင်တတိပေးတယ်လို့မျိုးဖြစ်နေတာရှိတယ်နော်အဲ့ဒါကပဲတချို့ဘာသာတရားတွေမှာတော့ conscience လို့သုံးထားတာတွေ့ရပါတယ်နော်နောက်တစ်ခုကလည်းမိဘကလည်းထိန်းပေးတယ်။ပေါင်းချင်တိုင်ဝန်ကလည်းထိန်းပေးတယ်။ယဉ်ကျေးမှုဆိုတာလည်းပဲထိန်းသိမ်းပေးပါလေနော်။အဲ့တော့ကိုမိဘကိုဆရာသမားကိုပေါင်းချင်တိုင်ဝန်ကိုနေတဲ့ယဉ်ကျေးမှုကအဆင့်တန်းမြင့်လို့ရှိရင်အဲ့ဒီမြင့်တဲ့ယဉ်ကျေးမှုအဆင့်တန်းနဲ့မြင့်တဲ့မိဘဆရာသမားများကဝိုင်းဝန်းထိန်းသိမ်းပြီးတော့တုံ့တင်ညင်ကြားပေးတဲ့ကြောင့်ကိုယ့်ရဲ့ကောင်းတဲ့စိတ်ထားတွေကပို့ပြီးတော့ကောင်းလာတယ်။ကောင်းလာပြီးတော့ကောင်းတဲ့စိတ်ထားကပို့ကောင်းလာရင်ရှင်ဆိုးတဲ့စိတ်ကသိနေရမရတော့ဘူးเนาะအဲ့တော့ဆိုးမယ်ဆိုရင်တော့မှနည်းနည်းပါးပါးတော့ပဲဆိုးမှာပဲဘုန်းကြီးတို့လည်းငယ်ငယ်တုန်းကဆိုးခဲ့တာပါပဲเนาะသို့တော့အလုံးအကျွံကြီးဆိုးတဲ့အဖြစ်တော့မရောက်ခဲ့ပါဘူးနည်းနည်းပါးပါးတော့ဆိုးတာပါပဲအဲ့လိုပြောရင်တော့ရုပ်တိပ်ပဲပေါက်သွားလဲဆိုတော့ဘုန်းကြီးတို့လည်းလူမိုက်အသေးစားပါပဲလို့ပြောရတော့မှာပဲเนาะလူမိုက်အကြီးစားကြီးတော့ဖြစ်ခဲ့ပါဘူးဒါပေမဲ့လူမိုက်အသေးစားပါပဲအဲ့တော့တတိထားဆိုတာဘုန်းကြီးကတွေးကြည့်တယ်ငယ်ငယ်တုန်းကစားလေးပေးလေးလဲသူတွေကအတော်လုံးဖတ်တာဖတ်တော့တချို့စာပေတွေးဖို့တွေကမကန်တိုင်းကြီးကိုလက်မခံတဲ့စာပေမျိုးအဲ့ဒါတွေကမလိုအပ်ပါဘူး နော်ကုသိုလ်အကုသိုလ်ဆိုတာကိုယ့်အကူတက်လို့တတ်မှတ်ထားတာပါပဲဒါတွေကမလိုပါဘူးလို့အဲ့လိုရေးထားတာတွေလည်းရှိတယ်နောင်ဘဝဆိုတာမရှိဘူးဒါကြောင့်မလို့နောင်ဘဝမှာတောင်းကျိုးဆိုးကျိုးပေးမယ်ဆိုတာလည်းမရှိဘူးဆိုတော့စာပေမျိုးတွေလည်းဖတ်ဖို့ပါတယ်နော်ဒီကမှရှိတဲ့ဒကာဒကမတွေလည်းပဲတချို့ဖတ်ဖို့မှာပါအဲ့တော့အဲ့လိုစာပေမျိုးတွေကိုဖတ်မိပြီးတော့အကြိမ်များနားရောင်သွားရင်ဘယ်နဲ့နေမလဲနော်အသိဉာဏ်တွေကမှားသွားမယ်နော်မှားသွားပြီဆိုရင်ဘယ်သူကအကုသိုလ်လုပ်မှာမကြောက်တော့မထင်သိမ့်တော့တော့သူကိုယ်တိုင်ကမထင်ကျင်ဘူးဆိုရင်မိဘကထင်းဆိုပေမဲ့ငယ်ငယ်တုန်းတော့မိဘကိုကြောက်ရတုန်းတော့ရသေးတယ်ဆိုပါတော့နော်ဆရာသမားကြီးကိုကြောက်နေရတုန်းတော့ရသေးတယ်ဆိုပါတော့နော်ပြီးတော့ကိုယ်ပတ်ဝန်းကျင်အတိုင်းဝင်လည်းကိုယ်ကြောက်ရတဲ့နေရာမျိုးဆိုတာရှိသေးတယ်အချို့နေရာတွေမှာပတ်ဝန်းကျင်ကိုတော်တော်ကြောက်ရပါတယ်နော်အဲ့တော့ပတ်ဝန်းကျင်ကိုကြောက်တာနဲ့ပဲထင်းသိမ့်တော့နေလိုက်တယ်ဆိုပါတော့နော်ဒီနေ့သူအသက်ကြီးလာလို့မိဘလည်းကြောက်ရမလို့တော့ဘူးဆရာသမားဆိုလည်းကြောက်ရမလို့တော့ဘူးသူ့ပေါင်းကျင်အတန်းတိုင်းကလည်းသူ့ကိုမထင်းသေးတော့ဘူးကြောက်ရမလို့တော့ဘူးလုံချင်တာလို့အကုန်လုံးလုပ်လို့ရတဲ့နေရာမျိုးဆိုပါတော့ဥပမာအမေရိကန်နိုင်ငံမှာနော်သူတို့ဘယ်လိုပြောလဲဆိုတော့ကြိုက်တာလို့ပါပြိမဖောင်းတော့ပြိထားပါတဲ့ဟောအမထင်းကျင်မလို့တဲ့နေရာမျိုးဖြစ်သွားတယ်နော်အဲ့တော့ပေါင်းကျင်လည်းမထင်းတော့ဘူးမိဘလည်းမထင်းဘူးဆရာသမားလည်းမထင်းဘူးကိုယ့်ကိုယ်လည်းမထင်းဘူးဆိုတာဖြစ်မယ်စိတ်ချင်အောင်လုပ်တော့မှာပဲအများကြီးမှားသွားနိုင်တယ်နော်အဲ့လိုအဲ့တော့လူတိုင်းမှာဒီလောဘတက္ခာဒေါသတက္ခာမောဟအခံနော်မာနတို့အိတ်ကံမစရာတို့ပုရိသကပုစ္ဆဝိသိကိစ္စတို့ရှင်နာမိတ်တို့ဆိုတဲ့ဒီအကုသိုလ်စေတသိက်တွေဟာအနုတ္တိယနေနဲ့တော့ရှိနေပါလေနော်ဒါကိုမှန်ကန်တဲ့အသိဉာဏ်နော်ဘုရားဟောတဲ့တရားတော်မှန်ကန်တဲ့အသိဉာဏ်လေးကိုကိုယ်ကရထားလို့ရှိတယ်ဒီအပြင်းအထန်နဲ့ကိုယ့်ကိုယ်ပြန်ထင်းရတယ်နော်မိဘကလည်းပဲထင်းထင်းပြေးတယ်ကိုယ်ကလည်းမိဘကိုချစ်ခင်တယ်မိဘကိုယုံကြည်တယ်လေးစားတယ်ဆိုရင်မိဘစကားကိုနားခံပြီးတော့ထင်းထင်းတယ်ဆရာသမားကိုချစ်ခင်တယ်ယုံကြည်တယ်လေးစားတယ်ဆိုရင်ဆရာသမားရဲ့စကားကိုနားခံပြီးတော့ထင်းထင်းတယ်ကိုယ်ပေါင်းကျင်တန်းဝင်းကလည်းပဲလူများစုဟာကိုကျင့်တရားရှိတယ်ဂုဏ်တိတ်ခါရှိတယ်ထင်းထင်းနေတဲ့လူတွေဖြစ်တယ်ကိုကကိုကျင့်တရားမရှိလို့ရှိရင်ကိုယ့်ကိုတနည်းနည်းနဲ့တို့ကဝေဘာမှာပြစ်တင်မယ်အပြစ်ဒဏ်ပေးမယ်အဲ့လိုအတိုင်းအမူအရမှာနေရတဲ့ခိုက်ဆိုရင်တော့မကောင်းမှုမလုပ်ဖြစ်ပါဘူးတောင်းတောင်းတော့နော်အသေးမွှားလောက်တော့ခွန့်လွတ်နိုင်လောက်တဲ့တချို့အသေးမွှားလောက်ကတော့လုံးမိတယ်ပဲထောင်းတော့နော်ကြီးကြီးကျယ်တော့မလုပ်ဖြစ်ဘူးအခုခုနပြောသလိုအနောက်နိုင်ငံလိုနိုင်ငံမှာဘယ်သူမှဘယ်သူကိုမထိန်တော့တဲ့နေရာမျိုးရောက်သွားပြီဆိုရင်ကိုယ့်ကိုယ်ကိုယ်မှမထိန်လို့ရှိရင်အများကြီးပျက်စီးသွားနိုင်တယ်နော်အဲ့တော့ကိုမြတ်ဒီအတေဝနာသဘာဝနာလူမိုက်နဲ့မပေါင်းနဲ့ဆိုတာလေးကိုအခြေခံတော့စဉ်းစားကြည့်တော့မိုက်တယ်ဆိုတာကအဲ့ဒီလောဘကြောင့်မိုက်တာပဲမတရားလောဘအာကြီးတွားရင်မိုက်တယ်မတရားဒေါသအာကြီးတွားရင်မိုက်တယ်မတရားတဲ့မာနကြီးတွေတိတ်ကြီးလွန်အာကြီးတွားရင်ဒီမြောက်ဒုက္ခရောက်အောင်လုပ်တယ်မကျေဘူးမတန်ဘူးဆိုပြီးတော့ကိုယ့်ထက်တာသွားမှဆိုးရင်တဲ့ကြောင့်ပစ္စည်းရပစ္စည်းကြောင့်နေလောက်တာတွေရှိတယ်နော်မနာလုံတို့တဲ့စိတ်တွေနဲ့ပစ္စည်းရပစ္စည်းကြောင့်လောက်တာတွေရှိတယ်အဲ့တော့ဒီနမောတိသစ္စာအဖြစ်ကြည့်မယ်ဆိုရင်တော့လူမိုက်ဆိုတာရှိတယ်လို့ပြောလို့ရပါတယ်နော်တရားဟောတဲ့သစ္စာနှစ်ပိုင်းရှိတယ်နော်သမုဒိသစ္စာနဲ့ပရမထသစ္စာဆိုတော့နှစ်ပိုင်းရှိပါတယ်သမုဒိသစ္စာအပိုင်းနဲ့ကြည့်မယ်ဆိုရင်တော့လူမိုက်ဆိုတာရှိတယ်နော်ဘယ်သူကလူမိုက်ပဲလို့ပြောလို့ရတယ်နော်ပရမထသစ္စာအနေနဲ့ကြည့်မယ်ဆိုရင်တော့လူမိုက်ရလို့ပြောလို့မရတော့ဘူးနော်မိုက်တတ်တဲ့စိတ်ပဲရှိတယ်နော်မိုက်တဲ့အကုသိုလ်စေတသိက်တွေကြောင့်မိုက်တဲ့အတွေးတွေတွေ့မယ်မိုက်တဲ့စကားတွေပြောမယ်မိုက်တဲ့အမူအရာတွေလုပ်မယ်မိုက်တဲ့ကာယကံဝစီကံမနောကံတွေဖြစ်တာပဲနော်အဲ့တော့လူတိုင်းမှာလောဘနဲ့ပတ်သက်တဲ့အတွေးဒေါသနဲ့ပတ်သက်တဲ့အတွေးမောဟလိုမာနလိုအစ္စံမစ္စရိယလိုဆိုတဲ့အကုသိုလ်ဆိုတာတွေကအထက်ရောက်ဖြစ်နေတာဆိုတော့လူတိုင်းမှာမိုက်နိုင်တဲ့ potential မိုက်နိုင်တဲ့အလားအလာဆိုတာကရှိနေပါလေနော်အဲ့တော့အကယ်၍ကိုယ့်ရဲ့အတွင်းတန်တန်မှာမိုက်နိုင်တဲ့စိတ်ထားမိုက်နိုင်တဲ့အလားအလာလုံးဝမရှိတော့ဘူးဆိုရင်လူမိုက်မှတွေ့တဲ့အခါဘယ်လိုနေမလဲသူခိုင်းတာလောက်ပါလားမလောက်ပါဘူးနော်ဒါပေမဲ့ကိုယ်ပိုင်ကမိုက်ချင်နေပြီဆိုရင်မိုက်တဲ့လူနဲ့သွားတွေ့ရင်ဘယ်နဲ့နေမလဲကိုယ်ပိုင်လည်းသူကြောက်မှာဥပမာကိုယ်ပိုင်ကအရက်ကိုတိတ်ကြိုက်တယ်လို့ဆိုပါတော့နောက်ထပ်အရင်ကြိုက်တဲ့လူကြောက်နေတွေ့ရင်ဘယ်နဲ့နေမလဲတောက်ပြစ်သွားပြီပဲနော်ကိုယ်ပိုင်ကတခြားတခြားအဲ့လိုပဲအပျော်ကျွတ်တဲ့ဝါဒနာပါနေတယ်ဆိုတော့ အဲ့လိုဆိုရင်နောက်ထပ်အပျော်ကျူးလို့လည်းတွေ့ရင်ပို့ပြီးတော့လုပ်ပြသွားတော့မှာပဲเนาะအဲ့တော့ကိုယ်အတွင်းဓာတ်ခံကားကိုကပါနေလို့ရှိရင်အပြင်လူမိုက်နဲ့တွေ့တဲ့အခါမှာအဲ့ဒီလူမိုက်နဲ့ပေါင်းမိပြီးတော့ပါသွားမှာပဲဟုတ်အဲ့ကိုယ့်ရဲ့အတွင်းဓာတ်ခံကမိုက်ချင်တဲ့စိတ်တိတ်မရှိဘူးဆိုရင်เนาะနည်းနည်းပါးပါးရှိနေတော့မှအဲ့ဒါကိုအသိဉာဏ်လေးနဲ့ထိန်းသိမ်းပြီးတော့နေလိုက်မယ်ဆိုရင်ဟိုအပြင်လူမိုက်ကကိုယ်ကိုလာပြီးတော့ဖြားယောင်းသိဆောင်တော့ကိုယ်မပါဘူးနော်ဒါတော့ဘုန်းကြီးတို့ကိုယ်တိုင်ငယ်ငယ်တုန်းကကြုံခဲ့ဘူးပါနော်အဲလူတွေအများကြီးနဲ့ပေါင်းခဲ့ဘူးလားဆိုတော့အပြော်ကျူးကြတဲ့လူတွေလည်းပဲရှိပါတယ်ရှိပါရှိတော့သူတို့အပြော်ကျူးတဲ့အခါမှာကိုယ်ကလည်းပဲအဖော်လန်ဆက်တာမျိုးတွေကြုံခဲ့ဘူးပါနော်ကြုံခဲ့တဲ့အခါမှာသူတို့အဖော်ခေါ်တာကိုမလိုက်ခဲ့ပါဘူးနော်ဘာလို့လဲဆိုတော့တစ်ဖက်ကလည်းပဲဘုရားဟောတဲ့တရားတော်တွေကိုဖတ်ရှုလေ့လာထားတာလည်းပါပါတယ်နောက်တစ်ဖက်ကလည်းပဲရှက်တဲ့စိတ်ချီလို့လည်းပါပါတယ်နော်မကောင်းမှုလို့လို့ရှိရင်ကိုယ်ကိုယ်တိုင်ကအကျင့်စာရိတ္တမကောင်းတဲ့လူဖြစ်တဲ့ဂုဏ်သိက္ခာကျတဲ့လူဖြစ်သွားမယ်နော်ကိုယ်ကုန်သိက္ခာကိုကိုချတယ်လို့ဖြစ်တယ်နော်ကိုယ့်ကိုယ်ကိုဒီဗယ်လူလို့တယ်လို့ဖြစ်တယ်အဲ့ဒါမျိုးလည်းအဖြစ်မခံကျင်တာနဲ့ပဲမကောင်းမှုကိုတနေ့တော့ရှောင်ကျင်ပါတယ်နော်လုံးလုံးကြီးကျင်းတဲ့လူတော့မဆုံးနိုင်ပါဘူးအဲ့တော့ဘုန်းကြီးကဘယ်လိုစဉ်းစားမိလဲဆိုတော့အပြင်လူမိုက်နဲ့ပေါင်းရင်သူကကိုယ်ကိုနည်းနည်းတော့ဒုက္ခပေးနိုင်တယ်နော်အဓိကအကြတာကကိုယ်စိတ်ထဲမှာမိုက်ချင်တဲ့စိတ်ကိုသတိထားဖို့လိုတယ်ထင်းသိမ့်ဖို့လိုတယ်စဉ်းကျင်ဖို့လိုတယ်နော်ကိုယ်စိတ်ကိုကိုတိပြီးတော့ထင်းသိမ့်နေတယ်စဉ်းကျင်နိုင်တယ်ဆိုလို့ရှိရင်အပြင်လူမိုက်ကကိုယ်ကတကယ်စိတ်မပါမှန်သိလို့ရှိရင်ကြိုင်သူတို့ကကိုယ်ကိုလာပြီးတော့ပြိတော့ဖျားယောင်းသူသိဆောင်တာမျိုးမလုပ်ပါဘူးနော်ကြိုင်သူတို့လည်းလက်လျှော့သွားပါတယ်အဲ့တော့ဒါနဲ့ခုံးပြီးတော့ကိုတိပါနော်အဲ့တော့အပြင်လူမိုက်ကိုရှောင်ဖို့ဆိုတာကကိုကသာတကယ်ရှောင်မယ်ဆိုရင်တော်တော်များများရှောင်လို့ရပါတယ်နော်မတွေ့ချင်မတွေ့ပဲနေလို့ရပါတယ်အကယ်၍မလွှဲတာလို့တွေ့ရင်တောင်မှအပေါ်ယံလေးပဲသူနဲ့ပြောလို့ဆိုလို့အစဉ်ပြောင်းပြောပြီးတော့မတိမတာလေးစကားကိုဖြတ်ပြီးတော့လမ်းခွဲသွားလို့ရတယ်နော်အဲ့တော့အပြင်လူမိုက်ကိုရှောင်ရတာကဘယ်တော့မှခက်ဘူးနော်အတွင်းကမိုက်ချင်တဲ့စိတ်ကိုကြတော့ဘယ်နဲ့လုပ်မလဲအဲ့ဒါကပို့ပြီးတော့တင်လို့လေသူကဘယ်လိုလုပ်ရှောင်မလဲကိုတော်လေးကအဲ့ဒီစိတ်ကပါနေတော့မှာပဲနော်အဲ့တော့ငင်းရုံးကလေးကအဲ့လိုဒီအတေဝနာသဘာလနံဆိုတဲ့တရားတော်ကိုဖတ်ပြီးတော့ဘုဘကနဲ့ဒီဒီဘကနဲ့ဒီအမျိုးမျိုးနဲ့တွေးတယ်တွေးကြည့်တော့မှအင်းအမည်လူမိုက်တဲ့အတွင်းမှာမိုက်တဲ့စိတ်ကကြောက်เสียပိုကောင်းပါတယ်အတွင်းမှာမိုက်တဲ့စိတ်ကမရှိလို့ရှိရင်အပြင်လူမိုက်ကိုကြောက်နေเสียအကြောင်းမရှိပါဘူးနော်သူကကိုယ်ခန္ဓာကိုယ်နာအောင်တော့လုပ်ချင်လုပ်နိုင်မယ်နော်ကိုယ်အစဉ်စိုက်ကြပြက်သွားအောင်သူလုပ်လို့မရဘူးကိုယ်ကသူစိတ်မှုအကုသို့ဖြစ်အောင်သူလုပ်လို့မရဘူးနော်ကို့မှာအကုသို့ဖြစ်အောင်ကကို့အကုလုံးမှာပဲဖြစ်တာအဲ့လိုနဲ့ဘုန်းကြီးတို့ဒီတရားထုတ်တာကိုလည်းနည်းနည်းဝါနံပါလာတဲ့အခါကျတော့ဘုန်းကြီးရဲ့ပင်ကိုယ်ဝါနံကိုယ်ကစိတ်ကိုအတန်စိတ်ဝင်စားစိတ်ဝင်စားတော့ဒီလိုထံတရားလေးပါးကိုလေ့လာတဲ့အခါမှာပထမအစတော့ကာယနုပတ္တနာနဲ့ပဲစပြီးတော့လေ့လာတာနော်အထုတ်ပါတယ်။ဟောတဖြည်းဖြည်းတော့တဖြည်းဖြည်းဝေဒနာနုပဒနာတရားလည်းအထုတ်ပါတယ်နော်။တွေ့ရပြီတော့သူကသူပါလာတာပါပဲနော်။ဆွဲချလို့တကယ်တော့မရပါဘူး။ဒီလိုနဲ့ပဲအထုတ်ရင်အထုတ်ရင်လည်းစိတ်ကိုကြည့်တတ်တဲ့အလေးချင်းလေးလည်းတဖြည်းဖြည်းတော့ရလာတာ။ကိုယ်စိတ်ကိုကြည့်တယ်ဆိုတော့တကယ်တော့စိတ်အခက်ကြီးမဟုတ်ပါဘူး။အကျဉ်းစားစိတ်တွေကိုဘယ်လိုမှမဆိုကြည့်လို့ရပါဘူးနော်။အနုစားစိတ်တွေကိုတော့အစမှနည်းနည်းတော့ကြည့်ရခက်တယ်။နောက်တော့အလေးချင်းများသွားရင်တော့အနုစားစိတ်တွေကိုလည်းကြည့်လို့ရပါတယ်နော်။အဲ့တော့အဲ့လိုကိုယ်စိတ်ကိုယ်ကိုကြည့်တက်လာတဲ့ခါကျတော့ကိုယ်စိတ်ထဲမှာပဲတခါတရံမသိမ့်တော်တာမကောင်းတာကိုလုံချင်စိတ်ဖြစ်လာတာကိုတွေ့ရတယ်နော်ပြီးတော့အဲ့ဒီစိတ်ကိုသိချာသတိထားပြီးကြည့်ရတော့ဟာဒီစိတ်ကမကောင်းတာကြီးလုံချင်တဲ့စိတ်ကြီးပါလားနော်အဲ့လိုတခါချားမိလိုက်တော့သူ့ကိုသိချာကြည့်လို့ရှိရင်မလုံပြတော့နော်သူဖြစ်လာပြီဆိုတာသိပြီသိချာကြည့်နေတာမကောင်းတာကိုလုပ်ချင်တဲ့စိတ်ပါလားမသိမ့်တော်တာကိုလုပ်ချင်တဲ့စိတ်ပါလားလို့သိနေလို့ရှိရင်ရှိကိုသိမတိုးပြတော့ဘူးနော်အဲ့တော့သူထက်ခါတက်ခါပေါ်လာလဲပဲအဲ့ဒီစိတ်ကိုထက်ခါတက်ခါပြန်ကြည့်ရင်ကြည့်ပါများရင်တော့သူနောက်ဆုတ်သွားတာပဲနော်အဲ့တော့ဘယ်လိုပြုထားမိလဲဆိုတော့ဒီကိုယ်စိတ်ထက်မှာပဲမသိမ့်တော်တာမကောင်းတာအကုသို့ကိုလုပ်ချင်တဲ့စိတ်ဖြစ်လာတဲ့အခါမှာသူ့ကိုသတိထားပြီးတော့ကြည့်ဖို့လိုတယ်သူ့ကိုသတိထားပြီးတော့မကြည့်လို့ရှိရင်သူအားကောင်းလာမှာပဲနော်သူအားပေးတယ်လို့ဖြစ်လို့သူအားကောင်းလာပြီဆိုရင်ကိုကိုတိုင်းကအဲ့ဒီမကောင်းမှုလှုပ်ပြဖို့အတွက်နောက်ထပ်အဖို့ကသွားရှာတော့ နော်ကျင်ပအဖို့ကိုပါတွားရှာတော့နော်ကိုယ်စိတ်ထဲမှာဖြစ်ပေါ်လာတဲ့မကောင်းမှုကိုလုပ်ချင်တဲ့စိတ်ကိုကိုယ်ကိုယ်တိုင်ကမသိပဲနဲ့မကြည့်ပဲနဲ့သူ့ကိုယ်ကိုယ်ကိုယ်တိုင်ကအားပေးမယ်ဆိုရင်လူမိုက်ကိုရှောင်မှုဆိုတာမဖြစ်တော့ဘူးရှာကိုရှာတော့မှာနော်ရှောင်မှုစိတ်မကူတော့ဘူးအဖို့သွားရှာတော့နော်အခုဥပမာပဲဆိုပါတော့တချို့အရက်တောက်တဲ့လူတွေကတယောက်တည်းတောက်ရတာပြင်းတော့မလုပ်တတ်ဘူးလေအဖို့ရှာတယ်ငယ်ချင်းမင်းငါ့ကိုချင်းတော့ကွာစလိုက်တာကတော့တော်တော်ချစ်စရာကောင်းပါနော်ငါ့ကိုချင်းတော့ကွာမင်းလာပါကွာတောက်ရအောင်ဖို့ရှာတယ်နော်အဲ့တော့ကိုယ်ကိုယ်တိုင်ကမကောင်းမှုကိုလုပ်ချင်နေရင်ပြင်ပကလူမိုက်ကိုရှောင်မှုဆိုတာမလွယ်ပါဘူးအန်တန်ချက်ပါလေနော်ဒါကြောင့်ကိုယ်စိတ်ထဲမှာဖြစ်လာတဲ့အဲ့ဒီမကောင်းမှုအကုသို့ကိုလုပ်ချင်တဲ့စိတ်ကိုတရားကြီးတတ်တဲ့အလေးချင်းလေးလုပ်ဖို့လိုတယ်နော်အဲ့လိုနဲ့တဲ့အုံမျိုးလဲဟိုကစမ်းကြည့်တရားစမ်းကြည့်ငါတို့တည်းကစမ်းကြည့်ရဲဝါဒနာအန်တန်ပါပါလေဘုန်းကြီးတို့တရားထုတ်ဖြစ်သွားတာအမှန်တော့အဲ့ဒီစမ်းကြည့်ခြင်းနဲ့ဝါဒနာကြောင့်ပဲနော် experiment တိတ်လုပ်ခြင်းလေကိုယ်ဆက်ဆက်ဒီဆက်ဆက်အမျိုးစုံလောက်တာပဲငယ်ငယ်တုန်းကဆိုရင်ဟိုကြီးတဲ့လူတွေကဘုန်းကြီးကိုဘယ်လိုပြောပါလဲဆိုတော့ Jack of all trade အစ်စ်တွေကဘယ်လိုပေါက်သွားလဲ Master of none လို့အစ်စ်တွေပေါက်သွားတာပဲနော်ဟိုဟာနည်းနည်းဒီဟာနည်းနည်းအမျိုးစုံလောက်တယ်ဟုတ်တော့အဲ့ဒီတရားထုတ်တာကိုလည်းဒီလိုပဲစမ်းကြည့်ပါလားနော်ဟုတ်တော့စမ်းကြည့်ရင်စမ်းကြည့်ရင်လည်းပဲစိတ်ဝင်စားလာစိတ်ဝင်စားလာတော့သူ့စိတ်ထဲမှာဖြစ်တဲ့အဲ့ဒီမကောင်းမှုကိုလုပ်ခြင်းနဲ့စိတ်ကလေးတွေပေါ်လာပြီဆိုရင်အဲ့ဒါကိုသိချာကြည့်ကြည့်နေတော့အဘိဓမ္မာကဘယ်လိုပေါက်သွားလဲဆိုတော့ဟိုကိုယ်အိမ်ကြီးမှာအိမ်ထဲကိုဟိုခိုးပြီးတော့နော်မသိအောင်အလစ်မှာဝင်လာတဲ့လူတယောက်ကမယောင်မလဲအိမ်ကြီးမှာရောက်နေလို့ရှိရင်အင်ဂျင်နီယာစောင့်ကြည့်နေပြီဆိုတော့အဲ့လိုဆိုရင်ဘယ်လိုနေမလဲအဲ့အိမ်ထဲကိုခိုးပြီးတော့ဝင်ခြင်းနဲ့တခိုးကမဝင်ရဲတော့နော်အင်ရှင်ကစောင့်ကြည့်နေတယ်ဆိုတာသိနေလို့ရှိရင်ဝင်ရဲပါမလားဝင်ရဲဘူးနော်အဲ့ဒါလိုပဲအဲ့ဒီမကောင်းမှုကိုလုပ်ခြင်းနဲ့စိတ်ကလေးပေါ်လာပြီဆိုရင်ဓတိလေးနဲ့သူ့ကိုစောင့်ကြည့်နေတော့ဓတိကအင်ရှင်စိတ်လေးလိုဖြစ်နေပြီနော်ဟိုမကောင်းမှုလုပ်ခြင်းနဲ့စိတ်ကတခိုးလိုဖြစ်နေနော်အဲ့တော့သူ့ကိုစောင့်ကြည့်မှန်သိနေတော့သူတော်တော်နဲ့မဝင်ရဲဘူးနော်အဲ့မရဲဘူးကြည့်နေတယ်သိနေတယ်စကားကိုသူအကြည့်ခံနေရတဲ့အတွက်ကြောင့်ငငယ်တော့တော့ဆုံးနော်အဲ့လိုအဲ့လိုနဲ့ကြည့်ပါများတဲ့ခါကျတော့ဘယ်လိုသဘောပေါက်လာလဲဆိုတော့ကိုယ်စိတ်ထဲမှာဖြစ်လာတဲ့လောဘတို့ဒေါသတို့မာနတို့ဣတံမစ္စရိယတို့မောဟဆိုတာတော့အံတန်တင်ဘူးလို့အစပိုင်းမှာကြည့်ဖို့မလွယ်ပါဘူးနော်တခြားဒီဣတံမစ္စရိယတို့စသည်ဖြင့်ပေါ့လေအဲ့ဒါလိုကြမ်းတမ်းတဲ့ကိလေသာစိတ်တွေဖြစ်တဲ့အခါမှာသူ့ကိုကြည့်နေလိုက်တော့ဘယ်လိုသဘောပေါက်လဲဆိုတော့သူ့ကိုကြည့်နေတဲ့တည်းကသူနဲ့မပေါင်းဘူးဆိုတဲ့တည်းပဲပါနေတယ်နော်သူ့ကိုမကြည့်လို့ရှိရင်တော့သူကကိုယ့်စီကိုဝင်ပူးလိုက်ပြီနော်ကိုယ်ကတော့မသိလိုက်ဘူးနော်ဝင်ပူးလိုက်ပြီးတော့ကိုယ်နဲ့သူနဲ့အပေါင်းအသင်းဖြစ်သွားရောနှစ်ယောက်တောင်မဟုတ်တော့နှစ်ယောက်ကအခုပေါင်းပြီးတော့တစ်ယောက်တည်းဖြစ်သွားရောနော်အဲ့တော့လောဘကိုတိချာစောင့်ကြည့်လို့ရှိရင်လောဘဖြစ်နေပါလားလို့ကြည့်နော်အဲ့တော့ပါဠိတော်မှာလည်းဘုရားဘယ်လိုဟောထားလဲဆိုတော့သာဂံဝါစိတ်တံသာဂံစိတ်တံတိပဇာနာတိလို့ဟောထားတယ်နော်ရာဂနှင့်တကွဖြစ်သောစိတ်ကိုရာဂနှင့်တကွဖြစ်သောစိတ်ဟူ၍တိဤတဲ့နော်စိတ်ဟူ၍တိဤလို့ပဲပါတယ်နော်ငါဟူ၍တိဤလို့မပါဘူးငါစိတ်လို့လည်းမပါဘူးနော်အဲ့တော့အစမှာတော့လူကြီးနဲ့စိတ်ရာဂစိတ်တက်မဲ့တဲ့စိတ်ဖြစ်လာတဲ့ခါမှာအဲ့ဒီစိတ်ကိုကြည့်လို့ရှိရင်အစတိုင်းမှာတော့ငါလိုချင်တယ်လို့ပဲထင်တာပဲငါတက်မဲ့တယ်လို့ထင်တာပဲနော်သို့တော့ကြည့်ပါများတဲ့ခါမှာတတိအားကောင်းလာတဲ့ခါမှာခွာလိုက်တယ်လို့ဖြစ်သွားတယ်ခွာလိုက်ပွဲရှိတဲ့ခါမှာဒါဟာစိတ်ကလေးတစ်ခုပါလားလူကြီးနဲ့စိတ်ကလေးတစ်ခုဆွဲလာတဲ့စိတ်ကလေးတစ်ခုတက်မဲ့တဲ့စိတ်ကလေးတစ်ခုပါလားလို့မြင်ရတယ်နော်အဲ့တော့သူ့ကိုအဲ့လိုခွာပြီးတော့ကြည့်လို့ရတဲ့ခါမှာသူဘယ်တော့ပဲအားကောင်းကောင်းသူကြည့်တဲ့စိတ်ကပါအားကောင်းနေလို့ရှိရင်တစ်ခုကပူလို့မရတော့တတိလက်လို့ဖြစ်မသွားလို့ရှိရင်ခွာထားလို့ရတယ်တတိလက်လို့ဖြစ်သွားပြီဆိုရင်ခွာလို့မရတော့ဘူးပူသွားရောနော်ပူသွားရင်ပေါင်းသွားရင်မဖြစ်လဲဆိုတော့ငါလိုချင်တယ်လို့ဖြစ်သွားရောနော်ပူသွားတာပေါင်းသွားတာမဟုတ်ပဲねသူ့ခွာပြီးတော့ကြည့်လို့ရှိရင်မဖြစ်လဲဆိုတော့စိတ်ကလေးတစ်ခုဖြစ်နေတယ်လို့မြင်ရတယ်နော်လောဘစိတ်ကလေးတစ်ခုဖြစ်နေတယ်တတ်မှတ်တဲ့စိတ်ကလေးတစ်ခုဖြစ်နေတယ်ဆွဲလာတဲ့စိတ်ကလေးတစ်ခုဖြစ်နေတယ်အဲ့လိုမြင်ရတယ်နော်ဒါတော့စိတ်ကိုစိတ်လို့မြင်ရတဲ့ခါမှာနော်လောဘကိုလောဘလို့မြင်နေတဲ့ခါမှာသူ့ကိုဟို သူချင်းတိုင်းလုတ်ခွင့်မပေးတော့ဘူးနော်အဲ့လောဘကြီးကလုတ်ချင်တာကိုသူချင်းတိုင်းလုတ်ခွင့်မပေးတော့ဘူးသူခိုင်းတိုင်းမလုတ်တော့ဘူးနော်ဘယ်လိုလို့ရှိရင်ဒီစိတ်ကခိုင်းတာနဲ့ပဲပြောချင်တာတွေပြောလုတ်ချင်တာတွေလုတ်တော့မယ်မသိမတော်တာတွေဖြစ်ကုန်တော့မယ်နော်အဲ့တော့သူ့ကိုစောင့်ကြည့်နေတဲ့အတွက်ကြောင့်သူခိုင်းတာမလုတ်တော့ဘူးသူခိုင်းတာမလုတ်ဘူးဆိုရင်သူနဲ့မပေါင်းဘူးဆိုတဲ့လိမ့်မယ်ဖြစ်မယ်သူ့ကိုကြည့်နေတယ်သူနဲ့မပေါင်းဘူးလူမိုက်နဲ့ပေါင်းတယ်ဆိုတာကသူခိုင်းတာလုံးမှပဲပေါင်းတယ်ဆိုတဲ့အဓိပ္ပာယ်ပေါက်တာနော်သူလုတ်တယ်လို့လိုက်လုံးမှပဲပေါင်းတယ်ဆိုတဲ့အဓိပ္ပာယ်ပေါက်တာပေါ့နော်သူလုတ်တယ်လို့မလုတ်ဘူးသူခိုင်းတာမလုတ်ဘူးဆိုရင်တော့သူနဲ့ပေါင်းတယ်ဆိုတဲ့အဓိပ္ပာယ်မပေါ်ဘူးအဲကိုယ်စိတ်ထဲမှာဖြစ်တဲ့အဲ့လိုလောဘတို့ဒေါသတို့နော်မာနတို့အိတ်တန်နစ်စိရိယတို့ဆိုတဲ့စိတ်တွေကအမင်းမျိုးခိုင်းနေတယ်ပေါ့နော်မသိတော့တာတွေအများကြီးလုတ်ခိုင်းနေတယ်အဲ့လိုလုတ်ခိုင်းနေတာကိုသူတို့ကိုမျက်ခြေမပြတ်ပဲနဲ့တေချာစောင့်ကြည့်လို့ရှိရင်သူတို့ခိုင်းတာကိုမလုပ်ဘူးနော်ဆိုတော့သူတို့ဘာကိုခိုင်းနေလဲဆိုတော့လည်းငင်ရတယ်လောဘကဘာခိုင်းလဲဆိုတော့အဲ့ဒါလေးကိုရအောင်လုပ်လိုက်ဘယ်လိုနည်းနဲ့ရရင်ပြီးရောရရင်တော့ပြောမှာပဲရရင်တော့စိတ်ချမ်းသာမှာပဲအဲ့ဒါလို့သူကလှည့်စားပေးတာပေါ့တခါပြီလည်းပဲလောဘရဲ့လှည့်စားမှုခံခဲ့ရတာလည်းရှိပါတယ်နော်ရှိလို့သူကရအောင်လုပ်လိုက်ပါဆိုတော့ရအောင်လုပ်ပြီးသွားပြီရသွားပြီနော်ရသွားတဲ့ခါသူ့ကိုမေးကြည့်တယ်စိတ်ချမ်းသာပြီလားလို့မေးကြည့်တော့ခဏတော့ကျင်တတ်လို့ရှိရမယ်တကယ်တော့စိတ်မချမ်းသာနော်အဲ့တော့ပြီးခဲ့တဲ့3လလောက်ကဒကာကြီးတက်ကဘုန်းကြီးကိုမေးခွန်းတစ်ခုမေးတယ်အရှင်ဘုရားတဲ့လိုချင်လို့စူးစမ်းပြတော့ရအောင်လုပ်ပါလေတဲ့လုပ်ပြီးမှရပါပြီဗျာတဲ့ရပြီးမှမလိုချင်တော့ရင်ဘယ်နဲ့လုပ်ရမလဲတဲ့နော်အဲ့တော့တခါတလေအဲ့လိုဖြစ်တတ်တယ်နော်လူကျင်လို့ရအောင်လုပ်တယ်ရအောင်လုပ်လို့ရတယ်ရပြီးမှမလူကျင်တော့ဒါနဲ့သူမိဘကိုလိုပြန်ဖြေရလဲဆိုတော့လူကျင်လို့ရအောင်လုပ်ပြီးတော့ရထားတဲ့အရာဟာအကြေးပစ္စည်းဆိုရင်တော့လို့လုပ်ပြလိုက်ရုံပဲကောလော်လော်လေးပဲလေဒါနဲ့လူဖြစ်နေဘယ်နဲ့လုပ်မလဲလို့လူဖြစ်နေတော့အဖြေမပေးနိုင်ဘူးလို့အဲ့ဒါတော့နော်ကိုပြတဲ့ငါကဘာကိုပဲအဲ့တော့အဲ့လိုပေါ့နော်လိုချင်လုံးလို့ရအောင်လုပ်ပြီးတော့ရပြီးမှကိုချင်းလိုစိတ်မချမ်းသာရတာတွေကလူတိုင်းပဲကြုံမှာပါနော်အဲ့တော့လောဘဆိုတာအင်တန်လက်စားတတ်တယ်ရအောင်လုပ်ရအောင်လုပ်ရရင်တော့စိတ်ချမ်းသာမယ်ရရင်တော့ပြောမယ်နော်ရရင်ကျင့်ကြံသွားမယ်သူအဲ့လိုထည့်စားတယ်နော်အဲ့တော့မရမချင်းနေမရှိတယ်မရှိဖြစ်နေအောင်သူကစွန့်ပေးနေတာပဲအဲ့တော့သူဘာလုပ်တယ်လဲဆိုတော့သူကကြည့်နေလို့ရှိရင်တော်တော်စိတ်ဝင်စားစရာအကောင်းနော်ဒါကြောင့်ဘုန်းကြီးကအဲ့ဒီလောဘစိတ်ဖြစ်လာလို့ရှိရင်အဲ့ဒီလောဘစိတ်ကိုစောင့်ကြည့်နေရတာကိုတော်တော်စိတ်ဝင်စားတယ်နော်စိတ်ဝင်စားမှုရှိဖို့လိုတယ်သူ့ကိုကြည့်ပါများတော့သူကပဲကိုယ့်ကိုပညာပေးပါနော်လောဘစိတ်ကပဲပညာတွေအများကြီးရပါတယ်လောဘဟာငါမဟုတ်မှပုဂ္ဂိုလ်တရားမဟုတ်မှစိတ်တစ်ခုမြတ်တာဖြစ်ကြောင်းဆန္ဒတစ်ခုမြတ်တာဖြစ်ကြောင်းနော်သဘောပေါက်လားနော်အယုံတစ်ခုကိုအယောနိသောမနတိကာရဆိုတဲ့မသိတော်တဲ့ဉာဏ်သိမှုမျိုးတွေဖြစ်လို့သူကအာကြီးလာတာပဲနော်လူချင်းနဲ့စိတ်ပြစ်လာတာပဲသဘောပေါက်တာနော်အဲ့တော့သူ့ကိုကြည့်ရင်ကြည့်နေပဲသူ့စီကတော့ပညာတွေအများကြီးရတယ်ပုဂ္ဂိုလ်မဟုတ်ဘူးတရားမဟုတ်ဘူးစိတ်တစ်ခုပဲစိတ်နဲ့ရှင်ပြော့ဖြစ်လာတဲ့လူချင်းနဲ့သဘောတစ်ခုပဲလို့ဒီလိုသဘောပေါက်တာနော်အဲ့လိုသဘောပေါက်တဲ့စိန်ကိုပဲအတိညာဖြစ်လာပြီနော်အဲ့တော့ပထမအဆင့်ကလောဘကိုလုံးလုံးကြီးကျင်းအောင်ပယ်ဖို့မဟုတ်သေးဘူးနော်လောဘကိုအနတ္တဆိုတာသဘောပေါက်အောင်မြင်ဖို့အဲ့ဒါအရေးကြီးပါတယ်အကြောင်းပယ်ဖို့တဲ့အနတ္တဆိုတာကိုမြင်ဖို့ကိုအရေးကြီးတယ်သူ့အကြောင်းကိုသိဖို့ကကိုအရေးကြီးပါတယ်နော်အဲ့တော့သူ့ကိုအဲ့လိုခေတ္တခေတ္တစောင့်ပြီးတော့ကြည့်နေလို့ရှိရင်သူနဲ့အပေါင်းအသင်းမလုပ်ဘူးဆိုတဲ့အဖြစ်ပဲပါသွားတယ်နော်အဲ့တော့ဘုန်းကြီးကအဲ့လိုလေးကိုစဉ်းစားပြီးတော့ဘယ်လိုသဘောပေါက်ရဆိုတော့အတေယနာစဘာလင်္ဂံဆိုတာကအပြင်ပကလူမိုင်းနဲ့မပေါင်းနဲ့ဆိုတာဒါကရှောင်းမယ်ဆိုရင်ရှောင်းလို့ရသေးတယ်ကိုကမပေါင်းခြင်းမှုဆိုရင်ရှောင်းလို့ရပါတယ်ဒါပေမဲ့ကိုစိတ်ထဲမှာကိုကမတ်ကျင်တဲ့စိတ်ရှိနေရင်တော့ရှောင်းဖို့ဆိုတာမလွယ်ဘူးနော်အဲကိုယ်ကိုယ်တိုင်ကအဲ့လိုလောဘစိတ်ဒေါသစိတ်မောဟစိတ်မာနစိတ်အိတ်တံမစ္စယစိတ်ဆိုတာတွေကိုဖြစ်နေတဲ့အခါမှာမသိလို့ရှိရင်ဒီစိတ်တွေကိုပဲအပေါင်းဖော်လုပ်နေတဲ့သဘောမျိုးဖြစ်နေမယ်အဲ့လိုဖြစ်နေမယ်ဆိုရင်တော့ဟိုအပြင်ပကလူလိုက်ကကိုယ့်ကိုအဖော်လာ မဆိုင်တော့မှကိုယ်စိတ်ကလည်းပဲကိုယ်ကိုစိတ်ဆိုတာနဲ့ပဲကိုယ်ကိုယ်တိုင်ကမကောင်းမှုကိုဥဆောင်ကြတော့ကိုလုံးပြီးတော့မှာပဲလုံးမရမဆိုင်ကိုယ်ကိုယ်တိုင်ကလုံးလိုက်ဖြစ်မသွားဘူးလားဒီမှဖြစ်သွားပြီနော်အဲ့ဒီလေးတွေကိုပဲဘုန်းကြီးကအဲ့ဒီအနောက်နိုင်ငံသားတွေအမေရိကန်တွေကိုရှင်းပြပြီးတော့အဲ့လိုစွန်းနေနေနဲ့ပြောတဲ့ခါမှာအဲ့ဒါကြောင့်လူမိုင်းနဲ့မပေါင်းနဲ့လို့ဘုရားဟောတာလို့သူတို့ရှင်းပြတော့သူတို့ကကြီးကြတဲ့ဘုန်းကြီးကဘာဖြစ်လို့ကြီးတာလဲလို့နော်တလောက်လေးလေးနဲ့စကားတွေပြောနေတာကိုကြီးတယ်ဆိုတော့ကြီးတယ်ဆိုတော့ပေါ့ပေါ့တန်တန်လေးတွေပေါက်သွားတာဘာကြောင့်ကြီးတာလဲလို့မျိုးတော့သူတို့ကလူမိုင်းနဲ့မပေါင်းနဲ့ဆိုရင်ဒီလိုတော့မှပေါင်းတင်ရလို့မရှိတော့ဘူးဗျာတဲ့လူမိုင်းနဲ့မပေါင်းနဲ့ဆိုရင်ဒီလိုတော့မှပေါင်းတင်ရလို့မရှိတော့ဘူးဗျာတဲ့တပည့်တော်ကိုယ်တိုင်ကလူမိုက်ကြီးဖြစ်နေပါလေဗျ။ဟောအဲ့ဒီလိုဆိုရင်တော့လေမှန်ပါတယ်လို့နော်။အဲ့တော့သူတို့ပြောတာတကယ်လွဲသွားပြီလားဆိုတော့မလွဲပါဘူးနော်။ more or less အနည်းနဲ့အများမိုက်တဲ့လူတွေပါပဲ။မိုက်လို့ပဲတော့ဒုက္ခရောက်နေတာပါလို့နော်။တကယ်တော့လိမ္မာနေကြရင်တော့ဒုက္ခမရောက်ပါဘူးနော်။အဲ့တော့အရေးကြီးတာကကိုယ်စိတ်ထမှာအဲ့လိုဖြစ်လာတဲ့မိုက်တတ်တဲ့စိတ်ကြီးပူလောင်ဆင်းရဲနေတဲ့စိတ်ကြီးနော်အကုသိုလ်ဒုစရိုက်တွေကိုလုတ်ဖို့စိတ်စော်အားပေးနေတဲ့စိတ်တွေကိုမျက်ချီမပြတ်ကြီးကပ်ဖို့လိုပါတယ်နော်အဲ့လိုအသေးပင်မျိုးနဲ့စဉ်းစားကြည့်တော့မှအတွင်းကလူမိုက်နဲ့မပေါင်းမှုကပိုအရေးကြီးပါတယ်အတွင်းကမိုက်တတ်တဲ့စိတ်ကိုပဲလူမိုက်လို့တင်စားပြီးတော့ခေါ်လိုက်တာပါနော်ဒီအတွင်းကမိုက်တတ်တဲ့စိတ်ဖြစ်တဲ့လူမိုက်နဲ့ပေါင်းနေသေးတယ်ယူအပြင်လူမိုက်ကိုရှောင်ဖို့ဆိုတာမလဲဘူးနော်အတွင်းကမိုက်တက်တဲ့စိတ်ကိုသူကမျက်ချီမပြကြည့်ပြီးတော့သူ့ကိုမပေါင်းဘူးဆိုရင်တော့အပြင်လူမိုက်ကိုရှောင်ဖို့ဆိုတာတော်တော်လွယ်ပါလေနော်ဒါကြောင့်တကယ်တမ်းအတေဝနနစပါလနာဆိုတဲ့တရားတော်ကိုပြည့်ပြည့်ဝအကျင့်သုံးခြင်းတယ်ဆိုရင်ပရိပဌာန်တရားမပါဘဲနဲ့မလွယ်ဘူးလို့ပဲသဘောပေါက်ပါတယ်နော်မိုက်ချီတဲ့စိတ်ကရှိနေတာသူကမှစောင့်မကြည့်ဘူးဆိုရင်တော့အခုဒီနေ့မှမိုက်ပြီးပြီမနက်ဖြန်တစ်ပတ်ခါတော့မသေးကြဘူးနော်ဒီနေ့နေ့တော့မိုက်ချင်မိုက်ဦးမှာပဲအဲ့တော့အဲ့လိုအတိအသေးလေးကိုကြည့်ပြီးတော့နော်နည်းနည်းစဉ်းစားကြည့်နေနော်ဘုန်းကြီးလည်းကျင်းကျင်းမှမှန်တွေးတယ်လို့ဒကာဒကာမလေးလည်းကျင်းကျင်းမှမှန်တွေးသေးခြင်းပါလေဘုန်းကြီးအထင်တော့နော်ပြောပြတာပါမြတ်စွာဘုရားဟောတဲ့အတိအသေးကအပြင်းလုံးနဲ့မပေါင်းရုံနောက်တင်ဟောတယ်လို့မယူဆပါဘူးနော်အဲ့ဒါအတွင်းမှာမိုက်ခြင်းနဲ့စိတ်ရှိနေတဲ့သူကအပြင်းနည်းနဲ့မိုက်နေတာတော့ပေါင်းမိမှအေကံမုတ်ချပဲ။ဟုတ်။ဒါကြောင့်ဒီမင်္ဂလာတုတ်ကဒီအတေယနာကဘာလနာဆိုတဲ့ဒီတရားလေးကိုဘုန်းကြီးကသတိပဋ္ဌာန်တရားတွေကသတဂံဝါစိတ်ကံ၊သတဂံစိတ်တန်တိဝဇာနာတိ၊သဒောတံဝါစိတ်ကံ၊သဒောတံစိတ်တန်တိဝဇာနာတိ။နော်။ဒောသစိတ်ဖြစ်နေရင်လည်းပဲဒောသစိတ်ဖြစ်နေတယ်လို့သိတယ်။ဒောသနဲ့တကွဖြစ်သောစိတ်ကိုဒေါသနဲ့တကွဖြစ်သောစိတ်ကို၍သိ၏သိ၏ဆိုတာကကြည်နေတဲ့သူကသိမှာပါတော့နော်အဲ့ဒီနှစ်ခုကိုဘုန်းကြီးကတွဲလိုက်တယ်သတိပဋ္ဌာန်တရားနဲ့မင်္ဂလာတရားတော်ကတရားတော်နဲ့ဘယ်နှစ်ခုတွဲပြီးတော့စဉ်းစားတော့ဒီနှစ်ခုတွဲမှပဲအရှင်ကြည်မယ်လို့ဒီလိုသဘောပေါက်တာနော်ဒီနှစ်ခုတွဲမိမှပဲအဘိဓိကတကယ်ပြည့်စုံမယ်လေးနဲ့မယ်လို့ဒီလိုသဘောပေါက်လိုက်တာနော်အဲ့ဒီလိုနဲ့ပဲတဖြည်းဖြည်းနဲ့တရားထုတ်တဲ့လောကပူပါလာတော့တရားအားထုတ်တဲ့အချင်းနဲ့ပူပေးတာပူပေးတာတော့သဘာဝပါပဲနော်တရားရဲ့သဘာဝကဘုန်းကသူ့ကိုကြညာအားထုတ်ရလို့ရှိရင်တခါတည်းစိတ်ကအင်မတန်ကြည်လင်တဲ့အေဂျင်တာမျိုးကျွမ်းပါနော်လောကလည်းလုံးဝကင်းနေတဲ့စိတ်မျိုးဖြစ်ပါတယ်နော်ဒေါသလည်းပဲလုံးဝမရှိဘူးကင်းနေတယ်သိနေတာဘူးနော်မောဟလည်းကင်းတယ်မာနလည်းကင်းနေပါတယ်အဲ့ဒါမျက်စိရတော့ဒီလက်ကင်းနေပါတယ်နော်တတိတမတိကအမှန်တန်ကောင်းနေတဲ့အခါမျိုးမှာနော်အဲ့ဒါမျက်စိကလည်းကင်းနေတယ်ဩဒိသကုပ္ပုသလို့ခေါ်တဲ့ပြန့်လွင့်တတ်တဲ့ပူလောင်တတ်တဲ့စိတ်တွေလည်းကင်းနေတယ်နော်ဝိသိကိစ္စလို့ခေါ်တဲ့ဘုရားတရားတန်ခါရဏသုံးပါးနဲ့ပတ်သက်တော့ယုံမှန်တန်တရားဖြစ်တဲ့စိတ်တွေကလည်းအဲ့ဒီအချိန်မှာဖြစ်မနေဘူးတွေးမနေဘူးကင်းနေတယ်နော်နိုင်ကြီးတဲ့သဘောထိုင်းနိုင်တဲ့သဘောလည်းပဲမရှိဘူးနော်သီလမေတ္တာဆိုလည်းကင်းနေတယ်အဲ့လိုခါမှာစိတ်ကအမှန်တန်ကြည်လင်တန့်ရှင်းပြီးတော့စိတ်ရဲ့အင်အားတွေကလည်းပြည့်နော်အဲ့လိုစိတ်လေးဖြစ်တာလေးကိုကြည့်တော့အော်ဒီစိတ်လေးကတော်တော်ကြည်လင်အေးချမ်းပြီးတော့တန့်ရှင်းနေပါလားဒီလိုစိတ်လေးကတော်တော်ချမ်းသာတယ်ပါလားတော်တော်ပေါ့ပါတယ်ပါလားနော်အဲ့တော့တ တနည်းအားဖြင့်ပြောရမယ်ဆိုရင်ကိုယ်စိတ်ကလေးကိုပြန်ကြည့်ပြီးကိုယ့်ကိုပြန်ကြည့်ညိုနေတယ်ဆိုတော့နော်ကိုယ်စိတ်ကလေးကိုပြန်ကြည့်ညိုခြင်းနဲ့စိတ်တော်ပေါက်နော်အဲ့လိုခံမျိုးကကြည့်ပြီးတော့တစ်ခါပြေးမိပြန်တယ်ဒီစိတ်မျိုးနဲ့ညာနေရရင်တော်တော်ကောင်းပါလေနော်ဒီလိုစိတ်မျိုးနဲ့ညာနေရင်တစ်ပတ်လုံးနေရတော့မှတော်တော်ကောင်းပါအဲ့လိုပြေးမိနော်ပြေးပြီးတော့တစ်ခါမင်္ဂလာတရားတော်ပြန်တွေးပြန်ပြီးတော့ပါဠိတန်လည်းစသေဝနာဆိုပြီးတော့ပါဠိတော်ကိုနော်အဲ့တော့အဲ့ဒီပါဠိတန်ဉာဏ်စဒေဝနာဆိုတဲ့အတိတ်ကတော့ပညာရှိသူတို့ကောင်းတဲ့ပေါင်းပေါ်ရခြင်းဒီလည်းပဲကြီးပွားရာကြီးပွားကြောင်းတုတ်တက်ရာတုတ်တက်ကြောင်းအောင်မြင်ရာအောင်မြင်ကြောင်းပြည့်စုံရာပြည့်စုံကြောင်းဖြစ်ပါတယ်ဆိုတော့ဒါလည်းမှန်ပါတယ်နော်ဒီနေ့လုံးကလေးကသူကြီးတို့မိဘကောင်းကောင်းနဲ့နေကြရတယ်ဆိုတော့ဘုရားလူသားတွေလည်းပဲဟို perfect ကြီးတော့ဖြစ်တော့မဟုတ်ပါဘူးနော်လုံးလုံးအတော်တရားရှင်းနေတဲ့သူတွေမဟုတ်တဲ့သူကြောင်းသူတို့မှလည်းပဲလွဲလာမှားလာရှင်းနေတော့ရှိမှာပါပဲသို့တော့ဆုံးပြီးကြည့်လိုက်မယ်ဆိုရင်တော့ကောင်းပါတယ်နော်လူစီရမှုကြီးကြီးမားမားသူတို့မလုပ်ခဲ့ပါဘူးနော်ဘုန်းကြီးတို့ရဲ့ဆရာစာရီပြည်တင်ပြီးခဲ့တဲ့ဆရာကြီးလည်းကြည့်လို့ရှိရင်အကျင့်စာရီတအတန်ကောင်းပါတယ်ဂုံတိတ်ခါအတန်ရှိပါတယ်နော်ကိုယ်လည်းပဲအကျင့်စာတာကောင်းအောင်ဂုံတိတ်ခါရှိရှိနေတတ်အောင်တင်ပြီးပါနော်အဲနောက်ပိုင်းမှာယဟန်ဖြစ်လာတဲ့ခါမှကျတော့လည်းပဲဥပဇေဆရာကမ္မထနာဆရိယဆရာတို့တွေနေပြီးဆရာတို့တွေကလည်းပဲနေတတ်ထိုင်ကြအောင်တင်ပေးတယ်စာပေးတယ်တင်ပေးတယ်တရားထုတ်တော့တင်ပေးခဲ့တယ်အဲ့ဒါလိုပညာရှိဒီဘောင်းနေနဲ့နည်းနည်းတွေ့ခဲ့ရသိခဲ့ရပေါင်းခဲ့ရတဲ့အတွက်ကြောင့်ပဲတရားဘက်ကလည်းပုံပြတော့ဝါနာပါလာတော့တရားလို့ဒီကုသကောင်းမှုတွေလုပ်ဖြစ်တယ်အကျိုးအတများပါတယ်နော်နောက်တော့ဒီလိုတရားထုတ်ပြီးတော့ကိုယ်စိတ်မှာကြည်လင်အကျဉ်းတန်ရှင်းနေတဲ့စိတ်မျိုးဖြစ်လာတဲ့အခါအဲ့ဒီစိတ်ကိုကြည့်တော့ဒီစိတ်လေးနဲ့များဒီလိုစိတ်မျိုးနဲ့များအများအားနေရရင်ကောင်းမှာပဲဆိုတဲ့စိတ်ကဖြစ်လာတယ်နော်အခုရမိဘဆရာသမားတွေကတော့ဘယ်လိုနေပါဘယ်လိုထိုင်ပါနော်ဘယ်ဟာတော့မလုပ်သင့်ဘူးဘယ်ဟာအကုသို့ဘယ်ဟာကုသို့တုံ့တင်ပေးခဲ့ပါလဲနော်ဒါကကိုယ်ကိုစဉ်းစားကြည့်ရလေးရအောင်သင်ပေးတာပဲဖြစ်တယ်နော်ကိုကတော့နားခံမယ်မှတ်သားမယ်စဉ်းစားမယ်ကျင့်သုံးမယ်ဆိုရင်တော့အကျိုးများမှာပဲကိုဟိုတကယ်ဟိုကိုယ်ကိုယ်တိုင်ကတကယ်မကျင့်သုံးလို့ရှိရင်မခံရလို့ရှိရင်သူတို့ဘာမှလုပ်မသိနိုင်ပါဘူးနော်ကိုကိုယ်တိုင်ကဒီသတိဉာဏ်တရားကိုအားထုတ်ပြီးတော့ကိုယ်စိတ်မှာဖြစ်နေတာတွေကိုကြည့်ပြီးတော့သိပြီးတော့နေလာတဲ့အခါမှာစိတ်တန်ရှင်းကြည်လင်အေးချမ်းလာတဲ့အခါကျတော့ဒီတန်ရှင်းကြည်လင်အေးချမ်းတဲ့စိတ်လေးဟာတကယ်အပေါင်းဖော်လှုပ်ထွက်တဲ့စိတ်ပဲလို့ဒီလိုသဘောပေါက်လိုက်ပါတယ်နော်မလို့လို့ဆိုတော့အဲ့လိုလောဘလည်းကျင်းနေတယ်ဒေါသလည်းကျင်းနေတယ်မောဟလည်းကျင်းနေတယ်မာနလည်းကျင်းနေတယ်အစ္စမစီရလည်းကျင်းနေတယ်နော်ဟောဥဒိစ္စကုက္ကုစဆိုတဲ့ပူလောင်တဲ့စိတ်တွေစဉ်းစားနေစိတ်တွေလည်းကျင်းနေတယ်ချင်းမိတ်တာဆိုတာလည်းဆိုင်းမိုင်းနေလည်းကျင်းပါနေတယ်နော်အဲ့လိုကျင်းနေတဲ့စိတ်မျိုးနဲ့အမှုတို့လုံလို့ရမှာလားမရနိုင်ဘူးနော်ဘယ်လောက်ကြည်လင်အေးချမ်းတော့ဘယ်လောက်ကုသိုလ်စိတ်တွေဖြစ်နေတာနော်ကုသိုလ်ပဲလုံလို့ရတယ်အကုသိုလ်လုံလို့မရပါဘူးနော်အဲ့တော့ဒီလိုစိတ်မျိုးနဲ့ပဲကြကြနေရရင်ကောင်းပါလေဒီလိုစိတ်မျိုးကိုပဲဟိုမွေးမြူထားရရင်ကောင်းတယ်ပွားများနေရရင်ကောင်းတယ်လို့ဒီလိုသဘောပေါက်ပါနော်အဲ့ဒီလိုသဘောပေါက်ပြီးတော့စတဲ့လောက်အဲ့လိုစိတ်ကလေးတွေကိုပဲထိမ့်သိမ့်တော့နေပါလေအဲ့တော့အဲ့လိုစိတ်နဲ့နေရတာအင်မတန်ချမ်းသာပါလေအင်မတန်လွတ်လပ်တဲ့အင်မတန်ပေါ်ပါပါစိတ်ထဲမှာပြည့်စုံနေတဲ့ပြည့်ဝနေတဲ့ဆန်းစားမှုမျိုးရပါနော်ဒါကြောင့်ဟိုငယ်ငယ်တည်းကသုံးပြီးလို့လဲလူကြီးများတွေအများကြီးရအောင်ကြိုးစားခဲ့ပါရတဲ့လောက်လည်းရပါတယ်။ရတဲ့ရင်လည်းကိုယ့်ကိုယ်မေးပါလေ။ပြည့်စုံသွားပြီလား၊ရှင်းတ်သွားပြီလား။ကိုယ့်ကိုယ်ကိုယ်မေးပါလေနော်။ခဏတော့ပြောတော်လို့ရှိနေတယ်။ပြည့်စုံသွားပြီ၊ရှင်းတ်သွားပြီဆိုတော့အဖြစ်မျိုးမရပါဘူးနော်။နောက်တစ်ခုကဘုန်းကြီးတို့ငယ်ငယ်လေးတွေကဟိုဘယ်လိုပြောရင်ကောင်းမလဲတော့မသိဘူးနော်။ကိုယ့်ကြောင့်ကိုယ်ပြောတာတော်တော်မကောင်းဘူး။ဘုန်းကြီးကအန်တန်ကောင်းမှန်တတ်တဲ့သူဖြစ်တယ်။နော်သူများပြောစကားကိုသိနားထောင်ရင်းမရှိဘူးเนาะဒါဆိုသူအံတန်လောက်တဲ့အချင်းရှိတယ်အဲ့လိုအချင်းရှိတော့ဥပမာတယောက်ကကိုယ်ဒါကောင်းတယ်ဒါလုတ်ပါလို့ပြောရင်မလုတ်ချင်ဘူးဘာလို့ဆိုတော့သူခိုင်းလို့လုတ်ရတာမကောင်းဘူးလို့ကြားเนาะမလုတ်လာတော့သူကကိုယ်ဆရာလုတ်နေသူခိုင်းနေတော့သူကလုတ်နေရတယ်သူမလုတ်လာဘူးလို့ကြားတယ်သူလက်ချင်တဲ့စိတ်ရှိတာဘယ်တော့ပြအောင်တစ်ခါလေအရွက်တက်တက်လဲဆိုတော့ကိုယ်ကကောင်းတာလေးတခုလုပ်နေပြီနော်အဲ့တော့တယောက်ကလာတော့ဒီအဲ့ဒါကောင်းတယ်လို့ပြောလိုက်ရင်ရလိုက်မလုပ်တော့ ကိုယ့်ကိုလုံနေတာလုံနေပြီပဲဘာလို့လာပြောနေလဲသူပြောရင်ဆက်လုံနေရင်သူပြောလို့လုံတယ်ဖြစ်သွားမယ်အဲ့တော့မလုံတော့ဘူးအဲ့လိုဟိုသူများကိုယ့်ကိုလာပြောသွားမိုးတာဩဇာပေးတာမကြိုက်ဘူးတခါလေချင်းမွန်းတယ်လို့လုံနေကိုယ့်ကို control လုပ်တယ်ရှိတိတ်တော်တာပဲတိတ်နေမှာတာလည်းဆိုတာဒါငါ့ကိုလာပြောကျိုးနဲ့တုတ်တာပဲဒီလိမ္မာရယ်ဆိုတဲ့စကားကငါ့ကိုလာပြီးတော့ကျိုးနဲ့တုတ်လိုက်တယ်နော်အဲ့တော့လိမ္မာရယ်လို့ပြန်မလိမ္မာဘူးလို့ပြန်ပြောလိုက်နော်အဲ့လိုအဲ့နောက်တစ်ခုလဲဘယ်ဟာဘယ်ဟာတော့မလုတ်ပါနဲ့လို့ပြောရင်မလုတ်ပါနဲ့ဆိုတာမှပဲလုတ်တော့မယ်လို့သူမလုတ်ပါနဲ့ပြောလို့မလုတ်ပဲနေသူစကားနားထောင်ရောက်တော့ဒါမလုတ်လတ်တော့ဘူးနော်အဲ့တော့ဘလို့ဥစ္စာလဲဆိုတော့သူများစကားနားထောင်ရတာမလုတ်လတ်အဲ့တော့ငယ်ရွယ်တဲ့စိတ်ရှိတော့ဘလို့ဥစ္စာလဲဖြစ်တာဆိုတော့သူများကိုစန့်ကျင်တဲ့လို့ရတာဟာလွတ်လပ်တယ်လို့ယူဆလိုက်နော်ဘလောက်မှားလဲဆိုတာစဉ်းစားကြည့်ပါရနော်အဲ့တော့နောက်တော့ဒီတရားကိုလည်းတစ်ဖက်ကစိတ်ကဝါနာပါတာဘူးနော်ဘုန်းကြီးရဲ့စိတ်မှလည်းလူပဲမိုက်ချင်းတဲ့စိတ်ကလည်းတစ်ဖက်ကရှိတယ်ကောင်းကျင်တဲ့စိတ်ကလည်းတစ်ဖက်ကရှိတာရှိတော့ကောင်းကျင်တဲ့စိတ်ကလေးနဲ့တရားစွာပြေးလေးဖတ်တရားအထုတ်တော့ကိုယ်စိတ်ကလေးအဲ့လိုကြည်လင်အေးချမ်းတန့်ရှင်းဆိုတော့လွတ်လပ်နေတဲ့ခါမှာကြည့်လိုက်တော့ဒီစိတ်ကပြည့်စုံနေတဲ့စိတ်ဒီစိတ်ကလွတ်လပ်နေတဲ့စိတ်ပဲနော်အဲ့တော့ react လုပ်တာဟာလွတ်လပ်မှုမဟုတ်ဘူးနော်ဒီတစ်ပါးကတစ်ခုခုပြောလို့ကိုကဒံပြန်လိုက်တာသူ့ကိုစန့်ကျင်တဲ့လုပ်လိုက်တာဟာလွတ်လပ်တာမဟုတ်ဘူးနော်ပြီးတော့မကောင်းတဲ့စိတ်တွေကမကောင်းတာလို့ဆိုတိုက်တွန်းလို့ကိုကမကောင်းမှုကိုသွားလုပ်လိုက်တာဟာဒါလည်းလွတ်လပ်တာမဟုတ်ဘူးနော်မကောင်းမှုရဲ့လွတ်မှုမှုခံနေရတာလွတ်လပ်တဲ့စိတ်မဟုတ်ဘူးအဲ့တော့သူတစ်ပါးကလွှမ်းမိုးထားတာမှမလွတ်လပ်တာမဟုတ်ဘူးနော်ကိုစိတ်ကပဲကိုကိုမကောင်းတာလုပ်ဖို့တိုက်တွန်းထားတာအစီအစောထားတာလွှမ်းမိုးထားတာလည်းပဲမလွတ်လပ်တာပါပဲ။အကြောင်းဘုန်းကြီးကခဏခဏဒီချက်ကိုဖြတ်ရေးတယ်။လွတ်လပ်တယ်ဆိုတာကတိနဲ့ဉာဏ်နဲ့ကြည့်ပြီးတော့အတင့်တော်ဆုံးအကောင်းဆုံးကိုလှုပ်လိုက်တာဟာလွတ်လပ်တာပါ။နော်။စိတ်ထင်တိုင်းလှုပ်ထင်တိုင်းထလှုပ်တာဟာလွတ်လပ်တာမဟုတ်ပါဘူး။နော်။သူတစ်ပါးကိုအရွက်တိုက်ပြီးတော့စန့်ကျင်တာဟာလွတ်လပ်မှုမဟုတ်ဘူး။အရွက်တိုက်ပေါ်ဆန့်ကျင်လိုက်တယ်ဆိုတာကတနည်းအားဖြင့်သူတစ်ပါးရဲ့အကြောင်းမှုခံလိုက်ရပါပြီနော်သူ့ကိုငါဆန့်ကျင်တယ်ဆိုတာကသူကငါ့ကိုသွားမှုထားတယ်ဆိုတဲ့အသေးပဲပါသွားပြီနော်တိကျတတိထားပြီးတော့ကြည့်ပါနော်ဒီလေးတွေကသဘောပေါက်ဖို့မခင်းရင်ပါအဲ့တော့ဘုန်းကြီးငယ်တဲ့ကအင်တန်လွတ်လပ်ခြင်းနဲ့သိရှိပါတယ်နော်လွတ်လပ်မှုကိုအလိုလားဆုံးဆန္ဒတယ်မှာစိတ်ဆန္ဒတယ်မှာအလိုလားဆုံးအရာလွတ်လပ်မှုအဲ့တော့လွတ်လပ်မှုကအမှန်တူလားတော့ကိုယ်စိတ်တော်ကိုကြည်ပွင့်နေတယ်ဒီစိတ်ကလွတ်လပ်တဲ့စိတ်လားဒီစိတ်ကမလွတ်လပ်စိတ်လားသတိထားပြီးကြည့်နော်ဥပမာပြောဆောင်ဆုံးဆိုတော့သူတစ်ပါးတော့တစ်ခုခုလှူလိုက်တယ်ဆိုတော့အဲ့လှူတဲ့စိတ်ကိုပြန်ကြည့်တယ်ငါလွတ်လပ်တဲ့စိတ်နဲ့လှူလိုက်တာလားမလွတ်လပ်တဲ့စိတ်နဲ့လှူလိုက်တာသတိထားတော့ကြည့်ကြည့်ရင်ကြည့်ပါလေတစ်ခါတလေတော့တစ်ခုခုကိုမျောလင့်ပြီးတော့ပေးလိုက်တာအဲ့လိုစဉ်းစားမလွတ်လပ်ဘူးသာမမမြော်နဲ့မနဲ့ပေးလိုက်ရရင်အဲလွတ်လပ်တာပဲ။ဟုတ်။အဲသူကလည်းကိုယ်ကိုပြန်ပေးရမယ်လို့တောင်းမရှိတော့ဘူး။ကိုယ်ကလည်းရမယ်လို့မျော်လင့်ချက်မရှိတော့ဘူး။အဲတော့နှစ်ဖက်စလုံးလွတ်လပ်သွားပြီ။ဟုတ်။ကိုယ်ကသူ့ဒီကတခုခုမျော်လင့်နေတယ်ဆိုရင်သူလည်းမလွတ်လပ်ဘူးကိုယ်လည်းမလွတ်လပ်ဘူး။ဟုတ်။သူ့မှလည်းပဲငါပြန်ပေးရအောင်မင်းကိုယ်မှလည်းပဲတော့ပြန်ပေးမလဲဆိုတော့စောင့်နေရအောင်။အဲတော့အဲ့ဒါလို့ဒီမင်္ဂလာသုံးနဲ့သတိပဋ္ဌာန်သုံးကိုတွဲပြီးတော့စဉ်းစားစဉ်းစားပြီးတော့ကြည့်တဲ့အခါမှာတော်တော်ကိုအတိတ်ကလေးနဲ့တောင်တွေ့ရတယ်နော်။ဒါကြောင့်တကယ်ဒီမင်္ဂလာတရားတော်ကိုပြည့်ပြည့်ဝဝအကျင့်သုံးခြင်းလေဆိုရင်သတိပဋ္ဌာန်တရားနဲ့တွဲမှဖြစ်မယ်လို့ဘုန်းကြီးတော်ဒီလိုပဲတွေးမိပါတယ်နော်။အဲ့ဒါလို့နဲ့ဒီကောင်းတဲ့စိတ်ကလေးကိုပဲနော်ဘုန်းကြီးကဆက်ပြီးတော့ကြည့်ပါတယ်။ကြည်လင်နေတယ်တန့်ရှင်းနေတယ်အေးချမ်းနေတယ်အဲ့လိုကြည်လင်အေးချမ်းဆန့်ရှင်းနေတဲ့စိတ်လေးကိုကြည်ပေါ့ဒါလေးကိုသဘောကျရနေတယ်နှစ်တက်နေတယ်အဲ့ဒီနှစ်တက်တဲ့စိတ်လေးတော့မတွေ့မိမကြည့်မိဘူးဆိုတော့နော်အစပိုင်းမှာမသိဘူးမသိတော့နောက်တစ်ခါတရားသွားထိုင်ပြီးဆိုတာနဲ့စိတ်ကဘာဖြစ်နေပြီလဲအဲ့ဒီစိတ်ကဘယ်တော့ရမလဲမမြန်လို့ခြင်းနဲ့နော်တရားထိုင်ပြီးဆိုတာနဲ့ချက်ချင်းအဲ့ဒီစိတ်မျိုးလိုခြင်းပြီးလိုခြင်းလို့ကြိုးစားနေလေစိတ်ကရောက်ရက်ခတ်လေလေဖြစ်လာကြာလီမရလီစိတ်ကငြိမ့်တက်လီဖြစ်လာနော်အဲ့တော့စိတ်မချမ်းသာတော့နော်အဲ့ဒီစိတ်ကလေးကဘယ်ရောက်သွားပြီလဲအဲ့ဒီစိတ်မျိုးဘာလို့မပြန်မရနိုင်တာလဲဆိုတော့ကိုယ့်ကိုယ်ကိုလည်းမကျေမနပ်ဖြစ်တယ်နော်ဒ ကျွတ်တော်ကမတိထားလို့ပြန်ကြည့်တယ်။အော်အဲ့ဒီကြီးလေးအေးချမ်းတန့်ရှင်းနေဆိုတဲ့စိတ်ကိုတောင်မှလိုချင်တဲ့စိတ်ကအဖြစ်နေပြန်လာလို့။အဲ့ဒီစိတ်ပြင်းနေတာတောင်မှစိတ်ကမအေးချမ်းတော့ဘူး။အဲ့တော့တရားနေတဲ့အခါမှာကိုယ့်ကိုယ်ကိုပြတိပေးတဲ့ဆိုတော့အဲ့ဒီစိတ်ကသူဖြစ်เสียအကြောင်းရှိတဲ့အခါမှာသူဟာသူဖြစ်လာနိုင်မယ်။အဲ့ဒါကိုမပြောလင်းနဲ့။ပြစ်စုံပန်တဲ့အခုဖြစ်နေတဲ့ခန္ဓာကိုယ်မှာဖြစ်နေတာစိတ်မှာဖြစ်နေတာကိုပဲပြစ်စုံပန်တဲ့ကြီးနေပါ။ဘာကူမှမမျောပါနဲ့မျောတယ်ဆိုတော့ကိုကပြစ်စုံပါမတည့်တော့ဘူးအနာကကိုရောက်နေတယ်နော်ပြစ်စုံပါမတည့်ဘူးတော့တတိထားကြည့်နော်ဘယ်လောက်တင်မှုလဲနော်ဒီကြီးလေးအေးချမ်းတန့်ရှင်းပါတယ်ဆိုတဲ့စိတ်ကိုလိုချင်နေသေးတယ်ဆိုရင်တောင်မှမအေးချမ်းသေးပါဘူးနော်အဲ့ဒါကတော့တရားကိုရင်ရှိအားထုတ်ဖို့တဲ့လူတိုင်းကျင့်မှုမှာပါနော်ဟိုစိတ်ကလေးဘယ်တော့ပြန်ရမလဲလို့အင်တာမျှော်လင့်ပါအဲ့လိုကြည့်တော့အဲ့ဒီမျှော်လင့်နေတဲ့စိတ်ကလေးပါမရှိတော့တဲ့ခါမှမစိတ်ကပိုပြီးတော့အေးချမ်းသွားပြီးတော့ပြစ်စုံတက်ပြစ်စုံတက်တဲ့နဲ့ကြိုးစားပြီးတော့အားထုတ်သွားတဲ့ခါမှာတဖြည်းဖြည်းစိတ်ကကြည်လင်အေးချမ်းလို့ဆိုပြီးပြန်ရတယ်နော်အဲ့ဒီကြည်လင်အေးချမ်းတဲ့စိတ်ကလေးရတဲ့ခါမှာအဲ့ဒီစိတ်ကိုတစ်ခါပြန်ကြည့်တော့ဒီစိတ်ကလည်းပဲအကြောင်းရှိမှဖြစ်တဲ့အနတ္တတရားပါငါလိုချင်တိုင်းဖြစ်လာမှာမဟုတ်ဘူးသူကလည်းငါစိတ်မဟုတ်ဘူးကြည်လင်အေးချမ်းနေတဲ့စိတ်တော်မှာငါစိတ်မဟုတ်ဘူးအကြောင်းရှိလို့ဖြစ်လာတဲ့စိတ်တစ်ခုပါပဲလိုချင်တိုင်းလည်းမရနိုင်ဘူးအကြောင်းရှိမှပဲဖြစ်တယ်ငြင်းလည်းမငြင်းပါဘူးเนาะဝိပဿနာဉာဏ်ဆိုတာလည်းမငြင်းပါဘူးเนาะသူလည်းဖြစ်တဲ့အချိန်မှာဖြစ်လာပြီးတော့ဖြစ်ပြီးလည်းဒီလိုပဲပြတ်သွားတာပါပဲအဲသူ့ကိုယ်ကပြန်ပြီးတော့ဝိပဿနာရှုရပါဘူးเนาะသူ့ကိုယ်ကအနိစ္စအနေနဲ့မြင်အောင်ရှုရတယ်သူ့ကိုယ်ကအနတ္တအနေနဲ့မြင်အောင်ရှုရတယ်သူ့ကိုဒုက္ခအနေနဲ့မြင်အောင်ရှုဖို့ကြတော့တော်တော်ဖြစ်တယ်เนาะအဲသူ့ကိုဒုက္ခအနေနဲ့မြင်အောင်ဘယ်လိုပဲရှုလို့ရလဲဆိုတော့ဖြစ်တော့မှာတော့ဒုက္ခမဟုတ်ဘူးဒါပေမဲ့မမြဲတဲ့အတွက်ကြောင့်ဒုက္ခပါဘူးနော်ဝိပရိနာမဒုက္ခအနေနဲ့သူ့ကိုရှုလို့ရတယ်ဆိုတော့ဖြစ်အောင်လည်းပဲလုံလောက်ဝိရိယကြီးကြီးနဲ့တော်တော်အားဆက်ရပါတယ်နော်ဆိုတော့ဖြစ်အောင်ဖန်တီးရတဲ့ဒုက္ခလည်းရှိနေတယ်နော်အဲဒီလိုနဲ့ပဲဒီမင်္ဂလာတရားတော်လေးလဲထက်ခါထက်ခါဖတ်ဒုတိယပဏ္ဏတရားတော်ကိုလဲထက်ခါထက်ခါဖတ်ဖတ်ပြီးတော့မခုစလုံးကိုပဲရှင်ပြီးတော့တွေးပြီးတော့အားထုတ်ပြီးတော့နေလာကြတာပါပဲအခုချိန်ရှိပါမယ်နော်နောက်ဒီပထမဂါထာထဲမှာပဲတတိယအပိုက်တတိယမင်္ဂလာဗါတဲ့ဆုံးပူဇာစပူဇနိယနာဆိုတာလေးပါပြန်တယ်နော်ပါတော့ဇာဝလဲကူမြရှုတော်မျိုးမျိုးနဲ့စဉ်းစားပါတယ်နော်စဉ်းစားတော့ပူဇော်တင့်ပူဇော်ထိုက်တဲ့ပုဂ္ဂိုလ်ကိုပူဇော်ရခြင်းဒီမင်္ဂလာလို့ဆိုတယ်နော်ဒါကိုဒီချက်ရိုးတဲ့စကားနဲ့ပြန်ပြောလို့ရှိရင်ပူဇော်ခြင်းပူဇော်ထိုက်တော့ပုဂ္ဂိုလ်ကိုပူဇော်ခြင်းဒီကြီးပွားရာကြီးပွားကြောင်းအောင်မြင်ရာအောင်မြင်ကြောင်းပြည့်စုံကြောင်းနော်အဲ့လိုတည်တည်မြင်နေစဉ်းစားကြည့်ပါနော်အဲ့ဒါဆိုပူပြီးတော့အတိတ်တွေရှင်းသွားတယ်နော်အဲ့တော့ပူဇော်ခြင်းပူဇော်ထိုက်တယ်ဆိုတာကယန္တာသုံးပါးလည်းပါပါတယ်နော်ဆီယမိပါလည်းပါပါတယ်ဒါတော့အများသိပြီးသားပဲအဲ့ပူဇော်တာကဘယ်နှမျိုးရှိလဲသူတန်းချင်းအချင်းနဲ့ပူဇော်တယ်နော်။အမဖရာတရားတန်ခါဆိုရင်တော့လိုအပ်တဲ့စွန်းတင်ငန်းကြောင့်စီစီလေးပါသူတန်းပူဇော်တယ်နော်။ရှ िख ိုးဥချပြလို့လည်းပဲပူဇော်တယ်နော်။ခီးဥကျိုပြီးတာလည်းပဲပူဇော်တယ်ဆိုတဲ့အဖြစ်ပဲရှိပါတယ်နော်။ပြီးတော့ဂုံတိတ်ခါကိုအသိအမှတ်ပြုတာလည်းပူဇော်တာပါပဲနော်။ပြီးတော့အဆုံးအမကိုလိုက်နာတာလည်းပဲပူဇော်တာပါပဲနော်။ဒါပူဇော်တဲ့နည်းတွေအများကြီးရှိပါတယ်။ရှိတော့မဘုရားကိုပူဇော်တယ်ဆိုရင်တက်တော်ထင်ရှားဘုရားရှိတယ်ဆိုရင်ဆုံးကပ်မယ်သင်္ကန်းကပ်လှူမယ်ကျောင်းဆောက်ပြီးတော့လှူမယ်ဒါပူဇော်တာပဲနော်ဝေယဝုစကိုကြည်ဝုညံပြည့်စုံပေးမယ်အဆုံးမဩဝါဒကိုလည်းပဲလိုက်နာကျင့်သုံးပြီးတော့ပူဇော်မယ်အခုတက်တော်ထင်ရှားနေဆိုဘုရားမရှိတော့တဲ့အခါမှာရုပ်ပွားဆင်းလို့တော်တွေကိုပဲဘုရားရဲ့ပူဇာလို့သဘောထားတာနော်ဘုရားအစ်စ်တော်မဟုတ်ဘူးနော်ဒီဘောဆင်းလို့ဆိုတာဘုရားအစ်စ်တော်မဟုတ်ဘူးဘုရားရဲ့ကိုယ်စားရည်မှန်းစရာဘုရားရဲ့ representation နော်ဥပမာကိုမိဘဓာတ်ပုံလေးရှိတယ်ဆိုတော့ဘုန်းကြီးကသိတဲ့ဒကာကြီးဒကာမကြီးတချို့ဆိုတော့အိမ်ရောက်တော့ဘုရားရှင်ရဲ့ဘေးနာတောင်းလိုက်တဲ့နေရာမှာဘုရားရှင်နဲ့တော့အညီမဟုတ်ဘူးမျက်နှာလေးနှိမ့်တယ်အဲ့ဒီမှာစင်ကလေးတစ်ခုလှုပ်ထားပြီးတော့အဲ့ဒီမှာအမေအဖေဓာတ်ပုံလေးချိန်ထားပြီးတော့အဲ့ဒီစင်ကလေးမှာဘုရားကိုဆွန်းတော့ကတ်တယ်လို့ပဲအဲ့ဒီအမေအဖေဦးလည်းပဲစားစရာလေးတွေအဲ့လိုဆုံးတော့ကတ်တယ်လေကတ်ထားတာတွေ့ကြရနော်ရေကွက်ကလေးလည်းတင်ထားတာတွေ့ကြရ ဘုံညာလေအဲ့ဒါကိုမြင်တော့စိတ်ထဲမှာလည်းနည်းနည်းမြင်နေကြမဟုတ်တော့ထူးဆန်းတော့မေးပါလေအင်းရှင်ဒကာကြီးဒကာမကြီးတို့မေးပါအဲ့ဒါဘာလုပ်ထားတာလဲဆိုတော့အမေဖေကိုလည်းဖះကိုဆုံးကတ်တယ်လို့တဲ့အမေဖေကိုလည်းသမင်းဆုံးတဲ့ဘောဆုံးကတ်တဲ့ဘောမျိုးပေါ့နော်အဲ့လိုသမင်းပူဖျက်ဖျားခူးပြီးတော့သွားပြီးတော့ပေးထားတာပါလို့ကြွေးထားတာပါဟုတ်စားမှာမဟုတ်ဘူးဆိုတော့သိတယ်နော်ဓာတ်ပုံကလှုပ်စားမှာနော်အဲ့တော့အဲ့ဒီဓာတ်ပုံကအမေဖေအစ်စ်လားဆိုတော့မဟုတ်ပါဘူးနော်ဓာတ်ပုံကစကုမမအရေးထင်နေတာပဲအမေဖေအစ်စ်မဟုတ်ပါဘူးတို့တော့အမေဖေကိုစားဖြစ်ပါတယ်ဒီမှန်းเสียဖြစ်နေပါတယ်နော်အဲ့ဒါလိုပဲရုပ်ပေါင်းစင်းလို့ဆိုတော့လည်းပဲဖះအစ်စ်မဟုတ်ပါဘူးတို့တော့ဒီမှန်းเสียဖះရဲ့ကိုစားဖြစ်ပါတယ်ကြောင့်အနောက်နိုင်ငံရောက်တဲ့ခါဘုန်းကြီးကိုခဏခဏမေးလို့ရှိတယ်ဗုဒ္ဓဘာသာဝင်တွေကယုတ်ထုစင်းထုပြောတယ်ကိုယ်ပေါ်တဲ့လူတွေလားတဲ့ဟုတ် idol လို့ခေါ်တယ် idol နော် idol လို့ခေါ်တယ်အဲ့ဒီရုပ်ပွားစင်းထုတော်ကိုယ်ပေါ်တဲ့သူ idol ကိုယ်ပေါ်တဲ့အမှုအကျင့်ပုံနော် idolatry လို့ခေါ်ပါတယ်နော်အဲ့တော့ Buddhism က idolatry လားဆိုမဟုတ်ဘူးလို့ဒါပြင်မပြည့်ရုပ်ပွားစင်းထုတွေဥချတာလေတဲ့တကယ်ဥချတာဒီရုပ်ပွားစင်းထုတော်မဟုတ်ဘူးဒီရုပ်ပွားစင်းထုတော်က representation ဖြစ်ပါတယ်လို့ကိုယ်စားပြုထားတာဖြစ်ပါတယ်ဥမာလို့မင်းတို့နိုင်ငံမှာနိုင်ငံတော်အလံကိုအလေးပြုတာလုပ်တယ်မဟုတ်လားဟုတ်ပါတယ်လို့နိုင်ငံတော်အလံဆိုတာအဝတ်ကြီးမဟုတ်လားလို့အဝတ်စာကြီးတစ်စားပဲလို့အဲ့ဒီမှာအယောင်မျိုးစုံနဲ့အယုတ်တွေရိုက်ထားတယ်နော်အဲ့တော့အဝတ်စာကြီးတစ်စားမှာအယောင်တွေရိုက်အယောင်မျိုးစုံနဲ့အယုတ်အယုတ်ရိုက်ထားတာပြုလို့မင်းတို့တတိယတစ်စားကြီးအလေးပြုနေတာကြီးကဘာလို့လုပ်တာတော့ဒါနိုင်ငံကိုကိုယ်စားပြုထားတာနော်နိုင်ငံတော်အလံကိုမလေးမစားလုပ်လို့ရှိရင်အင်တန်ကြီးမားတဲ့အပြစ်ဒဏ်လေးလို့ရတယ်နော်အဲ့ဒါလိုပဲလို့ရုပ်ပွားဆုံးလို့ဆိုတာဘုရားကိုကိုစားကြည့်တာကမလေးမစားမလုပ်ရဘူးနော်အယုစီပြုရမယ်အဲ့တော့ဘုခင်မှာဘုရားကိုဆုံးတော်ကတ်တယ်နော်မန်နေပါလေလည်းပဲကတ်တယ်စီမီးတွေကတ်တယ်အမွေနန္ဒာတွေလည်းပဲအမွေတန်တွေရှုပ်ပြီးတော့ပူဇော်တယ်နော်ရှေ့ခိုးဥချပြီးတော့ပူဇော်တယ်ဟိုအဆုံးမအော်ဒါကိုလည်းပဲလိုက်နာပြီးတော့ပူဇော်တယ်နော်အဲ့ဒါလိုလုပ်ချင်းဟာကိုယ်အတွက်ကိုယ့်ရဲ့စိတ်ထားကိုပူပြီးတော့မြင့်မြတ်သွားစေနော်ကောင်းသွားစေကိုယ့်အချင်းတိလောက်ကိုလည်းပဲပူပြီးတော့ကောင်းသွားစေနော်အဲ့တော့ဒီကြီးညိုထိုက်တဲ့ဂုံပြုတ်ထိုက်တဲ့အချင်းတိလောက်နော်တိလောက်သမာဓိပညာရှိတဲ့မြင့်မားတဲ့ပုဂ္ဂိုလ်ရဲ့ဂုံကြီးစုကိုသိနိုင်တယ်ဆိုတဲ့အသိဉာဏ်ကတော်တော်မြင့်တယ်နော်လူတိုင်းမသိနိုင်ဘူးနော်တရားတရားတရားရဟန္တာသုံးပါးရဲ့ဂုံကျေးဇူးကိုလူတိုင်းမသိနိုင်ဘူးသိနိုင်တယ်ဆိုတဲ့ကတော့တော်တော်ကိုစိတ်ထားကမြင့်နေပြီအသိဉာဏ်တော်တော်မြင့်နေပြီလို့ပြောလို့ရတယ်နော်အဲတော့အဲ့ဒါလို့ပုဂ္ဂိုလ်ကတရားတရားတရားနဲ့ပတ်သက်ပြီးတော့ဝေယဝဆလုပ်တယ်သူဆိုတယ်နော်တရားဟောတဲ့အစိုးမဟောတာတွေကိုလိုက်နာကျင့်သုံးနေဆိုရင်ဒါတို့အတွက်ကြီးပွားရကြီးပွားကြောင်ဖြစ်ပါတယ်နော်ထို့သူပဲနိဗ္ဗာန်စကားကိုနာခံတဲ့နိဗ္ဗာန်ကိုဝချင်းဝင်းနဲ့ပြည့်စုံတယ်နော်အဲ့လိုဆိုရင်လည်းပဲနောက်သူတို့ကြီးပွားရကြီးပွားကြအောင်နော်ဆရာသမားကိုလည်းပဲယူသေးတယ်လေးစားတယ်နော်ဆရာသမားရဲ့စကားကိုလည်းနားခံတယ်မှတ်သားတယ်ဆရာသမားအတွက်ကိုတက်နေတဲ့အနည်းနဲ့ပေါ့နော်ဒီစီဥစ္စာဖြစ်ဖြစ်စားစရာဝတ်စရာပဲဖြစ်ဖြစ်သူ့ကိုပေးကမ်းတယ်ထူးတမ်းတယ်ပြတော့တယ်နော်ဆိုရင်လည်းဒါသူ့စိတ်ထားကိုမြင်သွားစေတဲ့ကိစ္စဖြစ်တယ်ကြီးပွားရကြီးပွားကြောင်ဖြစ်ပါတယ်နော်အဲ့ဒါကတော့တိတ်ခက်ခက်ခဲရှင်းပြနေကြမလို့ဒီလောက်ပြောရင်ကိုသဘောပေါက်နေပြီနော်ဒါပေမဲ့အဲ့ဒါဆိုပဲဘုန်းကြီးကတခါချဲ့ပြီးတော့တွေးပြန်တယ်နော်တွေးတဲ့ခါမှာဘယ်လိုတွေးလဲဆိုတော့လူတိုင်းမှာကောင်းတဲ့အချက်လက်ကလေးတွေဆိုတာရှိတယ်နော်ကောင်းတဲ့စိတ်ထားတွေရှိတယ်ကောင်းတဲ့အပြည့်အဝတွေရှိတယ်နော်ရှိတော့သူများကောင်းတာတစ်ခုလုပ်နေတဲ့အခါမှာအဲ့ဒီကောင်းတာကိုအတိအမှတ်ပြုနေတဲ့စိတ်ပါဘယ်နဲ့စိတ်ဘယ်လိုစိတ်မျိုးဖြစ်မလဲကောင်းတဲ့စိတ်ဖြစ်နေတာပဲနော်ဒါကြောင့်အခုသူတစ်ပါးတွေကုသကောင်းမှုပြုပြီးတော့အမျှဝေတဲ့အခါမှာဓာတုဓာတုဓာတုလို့ဆိုကြတယ်နော်အတိအပြေကဘာလဲဆိုတော့ကောင်းလိုက်တာကောင်းလိုက်တာကောင်းလိုက်တာဒီလိုလေးနဲ့ပမာစကားနဲ့ပြောမယ်ဆိုတော့ကောင်းလိုက်တာအတိအပြေကဝန်တာတာနော်အတိအမှန်ပြုတ်လိုက်တာတော့ကုသအမျှဝေတဲ့အခါမှာကိုကဝန်းမြဝန်းတာနဲ့ကောင်းလိုက်တာလို့ပြောလိုက်တာကို့အတွက်မဖြစ်သွားလဲကုသစိတ်ဖြစ်သွားလဲကုသစိတ်ဖြစ်တာကိုပဲကုသရတာလို့ခေါ်တာနော် ကုသိုလ်ရတယ်ဆိုတာကြီးကလက်ထက်မှာကံလို့ရတာမဟုတ်ပဲနော်ကုသိုလ်စိတ်ဖြစ်လိုက်တာကိုပဲကုသိုလ်ရတယ်လို့အတိအကျတောက်လိုက်တာနော်အဲ့တော့သူများကောင်းတာလို့တောင်ကိုကကောင်းတယ်လို့ပြောတာကို့အတွက်အကျိုးမများဘူးလားအကျိုးများသွားပြီနော်ကြီးပွားရကြီးပွားကြောင်မဖြစ်ဘူးလားဖြစ်သွားပြီနော်အဲ့တော့သူများကကုသိုလ်ကောင်းမှုလုပ်နေတာကိုသူကဘေးကနေကြည့်ပြီးတော့မနာလိုဝင်သူတို့စိတ်ဖြစ်တော့အလကားပါအဲ့လိုပြောလိုက်မနဲ့နေပါလဲအကုသိုလ်ဖြစ်နေပြီနော်အဲ့လိုစိတ်ဖြစ်နေကို့အတွက်ကြီးပွားရကြီးပွားကြောင်ဖြစ်ပါမလားမဖြစ်နိုင်ဘူးဒါကြောင့်ဘယ်သူပဲလှုပ်လှုပ်ကောင်းတာလုပ်နေတာကိုမြင်လို့ရှိရင်အတိမတ်ပြည့်တတ်တဲ့သူဟာကြီးပွားတဲ့သူဖြစ်နေဘယ်သူဖြစ်ဖြစ်နော်ဒါအကန့်အသတ်မရှိဘူးနော်ဘယ်သူဖြစ်ဖြစ်ကောင်းတာတစ်ခုလုပ်နေတာကိုသူကမြင်ရသိရကြားတဲ့ခါမှာဒါဟာကောင်းပါလေနော်အဲ့ဒါကိုဝိညာဉ်ဝန်တာစိတ်ထဲမှာအတိမတ်ပြည့်လိုက်တယ်ဆိုရင်ဒါကို့အတွက်ကြီးပွားရကြီးပွားကြောင်ဖြစ်သွားပြီသူများကောင်းတာလုပ်နေတာကိုကအပြစ်မှမပြုတ်ဘူးဝမ်းမတားနိုင်ဘူးအဲ့ဒါကိုပဲကကကြည့်ရမယ်စောင်းမြောင်းပြီးတော့သူ့ကိုပြောမယ်ဆိုရင်ကိုယ့်ရဲ့တိုးတက်ရအတိုးတက်ကြောင့်ကြီးပွားကြီးပွားကြောင့်ကိုယ့်ဟာကိုယ်ပိတ်ပင်တားဆီးဖြည့်ဆီးလိုက်တယ်ဖြစ်သွားပြီနော်ဒါကြောင့်ကိုယ့်ဘဝမှာအောင်မြင်မယ်ကြီးပွားခြင်းနဲ့ဆိုရင်သူများကောင်းတာလောက်တာလေးတွေကိုကြည့်ပြီးတော့အတိမတ်ပြုပါနော်အတိမတ်ပြုနေတဲ့စိတ်ကအင်တန်မြင့်မားတဲ့စိတ်ဖြစ်ပါတယ်အရှင်တန်မြင့်တဲ့စိတ်ဖြစ်ပါတယ်နော်အတိမတ်မပြုနေတဲ့စိတ်ကငြိမ်းချတဲ့စိတ်ဖြစ်နေပါတယ်သဘောဆိုတာစိတ်နဲ့တန်တယ်လို့ဖြစ်မှာပါနော်မြင့်မားတဲ့စိတ်ဖြစ်နေတဲ့လူဟာသူစိတ်နဲ့တန်တယ်လို့သူဘဝမြင့်မားလာမှာပါအဲ့တော့သူများလုပ်နေတာကိုကောင်းတာတောင်မကဲ့ရဲ့နေဖို့အပြစ်မတင်နေဖို့အင်တန်ရဲ့ကြည့်တယ်ဒါကလည်းဘုရားစိတ်ပညာရှိတော့ကနေလည်းအများကြီးကြည့်ပါနော်ကိုယ့်ကိုယ်ကိုသတိထားကြည့်တယ်သူများကောင်းတာတစ်ခုလုပ်နေတာကိုကိုကမနာလိုတဲ့စိတ်နဲ့ပဲဖြစ်ဖြစ်နော်တခါတလေအကောင်းမပြောဘဲနဲ့နေလိုက်လို့ရှိရင်ကိုယ်ကိုယ်တိုင်အဲ့ဒီဟာကိုလုပ်လို့မရတော့ကိုမသူများတရားထိုင်နေတာမြင်ရတယ်ဖြစ်သွားတော့နေတဲ့ခါမှာအလကားပါတနေ့မှတော့ထိုင်နေအောင်မလုပ်ချင်လို့ပြင်းလို့တချို့အဲ့လိုပြောတာကြားရတယ်တကယ်ကြားဘူးပါနော်အေးအလကားအလုပ်မလုပ်ချင်လို့ပြင်းနေတယ်ပဲတရားတော့ထိုင်နေတာပါအပြစ်တင်တယ်အဲ့လိုအပြစ်တင်တဲ့လူကသူကိုယ်တိုင်ကလုပ်ပြတော့ဘူးအဲ့ဒီလုပ်ကိုသူလုပ်လို့မရတော့ဘူးသူကိုယ်တိုင်အပြစ်တင်နေတဲ့ကိစ္စကြီးတစ်ခုသူကိုယ်တိုင်ဘယ်လိုလုပ်လို့ဖြစ်တော့လဲဒါသူ့လမ်းသူပိတ်လိုက်ပြီနော်ဒါကြောင့်သူများကောင်းတာအပြစ်မတင်မိဖို့အင်မတန်အရေးကြီးပါတယ်လူဆိုတာဘယ်သူမှအပြစ်လုံးလုံးကင်းတဲ့လူလည်းမရှိပါဘူး perfect ဖြစ်တဲ့လူလည်းမရှိပါဘူးနော်သူ့မှာတစ်ခါတလေသူမကောင်းတာမတင်လို့တာလုပ်မိလိုက်ခါလဲရှိရင်ရှိမယ်နော်အဲ့ဒါတက္ကန္တထားလိုက်ပါနော်ကောင်းတာလုပ်တာမြင်တော့အမြဲတမ်းအတိမတ်ဖြစ်တဲ့စိတ်ရှိဖို့လိုပါတယ်အဲ့လိုလူဟာနော်သူများကောင်းတာကိုအတိမတ်များပြည့်လို့ရှိရင်ဒါလည်းပဲရိုးရိုးသားသားပဲနော်ငြိမ်းညာတာမဟုတ်ဘူးဟန်ဆောင်တာမဟုတ်ဘူးတကယ်စိတ်ပါလက်ပါအတိမတ်ပြည့်တယ်ဆိုရင်အဲ့ဒီလိုလူကိုသူ့ပတ်ဝန်းကျင်ကလူတွေကဘယ်လိုသဘောထားမလဲပိုပြီးတော့ချစ်ခင်ပါပဲနော်သူများကောင်းတာကိုရိုးရိုးသားသားဆက်လက်ပြီးအတိမတ်ပြည့်တဲ့လူမုန်းတဲ့လူရှိမလားလို့ရှိရင်တော့တော်တော်အားဝရပါပဲဆိုရမှာပဲနော်အဲ့တော့ကိုကောင်းတာလုပ်တာကိုသိတဲ့လူယောက်ကအဲ့ဒါကိုအတိမတ်ပြုတယ်လို့ကြားရရင်ကိုယ်စိတ်ထဲမှာမနှံ့ဘူးအဲ့ဒီလူခင်တဲ့စိတ်ဖြစ်တာပဲနော်စိတ်ချမ်းသာတယ်ပျော်သွားတယ်အဲ့လူခင်တော့အော်အဲ့ဒီလူကငါကောင်းတာလေးလုပ်တာကိုသူသိရတော့သူဝမ်းမြဝမ်းသာအတိမတ်ပြုလိုက်တယ်ဆိုတော့ကိုကပါသူ့ကိုခင်သွားရောနော်အဲ့တော့ကောင်းတာကိုအတိမတ်ပြုတတ်တဲ့လူမှာဖြစ်တဲ့လူခင်တဲ့လူမိတ်ဆွေကောင်းတွေပေါများလိမ့်မယ်နော်မိတ်ဆွေကောင်းပေါများရင်ကို့ဘဝမှာအဆင်ပြေမလားမပြေဘူးလားအဆင်ပြေမယ်နော်ကို့မှာအခက်အခဲရှိလာရင်ကိုကြီးမဲ့လူတွေအများကြီးရှိမယ်အဲ့လိုဆိုရင်အောင်မြင်ဖို့ရအောင်အောင်မြင်ဖို့များပါတယ်နော်ကြောင့်သူတစ်ပါးကိုကဲ့ရဲ့တဲ့လူဟာအောင်မြင်ဖို့အလားလာအိတ်မရှိဘူးနော်သူတစ်ပါးကောင်းတာလုပ်တာကိုအတိအမှန်ပြတတ်တဲ့လူဂုံပြတတ်တဲ့လူချီးမွမ်းတတ်တဲ့လူဟာအောင်မြင်တဲ့သူဖြစ်မယ်အဲ့ဒီလိုလေးတွေနဲ့ဆုံးသားလိုက်ပါနော်ဒါကြောင့်အောင်မြင်ခြင်းကြီးပွားခြင်းသူတို့အပြစ်ကိုရှာပြီးတော့မကဲ့ရပါနဲ့သူတို့ဘာကောင်းတာလေးတွေကိုရှာရှာပြီးတော့ချီးမွမ်းပါနော်အခုအချိန်ဘယ်လောက်လောက်ရှိပါလဲအဲ့တော့တနအီကွဲတော့တော့အချိန်ကုန်သွားပြီနော်ဘုရားဆက်ပြောနေတော့နဲ့ဆုံးမှာမဟုတ် နော်အဲ့တော့တရားဓမ္မတွေလည်းခံရတာမျိုးနေတော့တက်တာလို့ပြင်ပြီးတော့ခံရပါနော်တခါတလေမှဒီလိုပြိဋ္ဌာန်တရားဓမ္မအများကြီးတနေရာထဲမှာတစုတဝေးတည်းတွေ့ရကျင်းရတာဆိုတော့ဘုန်းကြီးကလည်းတခါတည်းနဲ့အများကြီးပြောလိုက်ရှင်အဲတချို့လဲကိစ္စတွေရှိလို့သွားစရာရှိတဲ့လူတွေလည်းရှိမှာပါပဲเนาะကိုယ်ကိစ္စနဲ့ကိုယ်အရေးကြီးတဲ့ကိစ္စတွေရှိတဲ့လူကသွားရင်းမရှိရင်အာမနာပါမယ်လို့เนาะဟင်းကိုယ်ကြောင့်ကိုယ်တည်ဆုံးပဲသွားနိုင်ပါလေเนาะဘုန်းကြီးကတော့ကြုံတုံးတော့ပြောလိုက်အောင်မယ်เนาะနောက်တစ်ခါကြုံလို့ဆိုတော့မပြောနိုင်လေဘူးဘယ်တော့လဲဆိုတာเนาะအဲ့တော့ညောင်းနေတဲ့လူတွေကတော့ပြင်ပြီးတော့တက်တာလို့ခံနေကြတာနော်နောက်တစ်ခုပြောချင်တာကဘုန်းကြီးအင်မတန်နှစ်သက်တဲ့နောက်ထပ်တရားလေးတစ်ပုဒ်ပဲနော်တရားဟောတဲ့တရားလို့ဒီမှာဘုန်းကြီးအင်မတန်နှစ်သက်တဲ့တရားလေးအများကြီးရှိပါတယ်အဲ့ဒီမှာအလုံးအလုံးနှစ်သက်တဲ့တရားတစ်ပုဒ်ရှိပါသေးတယ်ပါဠိလိုကထာလေးနဲ့အရင်ဆိုလိုက်အောင်နော်ကြားမှုတဲ့လူတွေများမှာပါအတ္တာဟိအဲဟုတ်ပြီနော်အတ္တိအတ္တနောနာတော့အဲ့တော့အတိတ်တရားပါတဲ့တော့မိမိဒီသာရင်မိမိရဲ့ပုဂ္ဂိုလ်ရာအားထားရာဖြစ်ပါတယ်နော်အဲ့တော့ဒီစကားကိုဘုရားအင်္ဂါနှစ်သက်နော်ဒုတိယပိုက်ကပါတဲ့တော့ကောဟိနာထောပရောတိယာသူတပားဒီမိမိဤသူ့ကိုယ်ရာအထရာဘယ်မှာဖြစ်နေအံ့နီးเนาะဟဲ့တတိယအပိုက်ကအတ္တနာတိသူဒံတေနနာထံလပတိဒုလပံဒါတော့တတိယနဲ့သရုဒ္ဓခုစလုံးပေါင်းပြီးတော့ပြောလိုက်တာပါเนาะမိမိကိုယ်ကိုယ်ကလည်းကောင်းစွာတွင်တွင်ဆုံးမခြင်းအပြင်ရနိုင်ခဲ့သောကိုယ်ပေါ်ရာအားထားရာကိုရ၏နော်အဲ့လိုနေပြတော့တယ်နော်အဲ့တော့ငငယ်တုန်းကဒီတရားလေးကိုစပြီးတော့ဖတ်ရတော့အလုံးအလုံးသဘောကျပါတယ်နော်အတ္တဟိအတ္တနောနာသောမိမိဒီကလည်းမိမိရဲ့ကိုယ်ပေါ်ရာအားထားရာဆိုတာလေးအလုံးအလုံးသဘောကျအဲ့လိုဖတ်ပြီးတော့ဘယ်လိုတွေ့လဲဆိုတော့ငါဘယ်သူမှအားမကိုးတော့ဘူးနော်နည်းတော့မာနကြီးကြီးနဲ့ပြေးပလိုက်တာနော်တကယ်တမ်းကျတော့အဲ့လိုနေလို့ရပါမလားဆိုတော့စောင့်နေရတဲ့တော့သူတစ်ပါးကိုအားကိုးနေရတာဆိုတော့ငယ်တဲ့ဒီမှာရှိတာပဲနော်မိဘကိုအားကိုးရတယ်ပညာရေးနဲ့ပတ်သက်ပြီးတော့လေဆရာသမားတွေအားကိုးရပါတော့ကို့အသင်ပေးမဲ့သူမရှိဘဲနဲ့ဘယ်ဖြစ်ပါနော်သူတို့အားမကိုးလို့ဖြစ်ပါမလားမဖြစ်ပါဘူးနော်အဲ့တော့မာနကြီးကြီးနဲ့ငါတို့မှအားမကိုးဘူးလို့တွေးပေမဲ့တကယ်တော့မရပါဘူးကိုမနာလေးကိုနည်းနည်းလေးတော့ပြန်ချလိုက်ရသေးတယ်။ခဏတော့နေလိုက်ဦးမယ်လေ။နော်။ခဏတော့သူတို့အားကိုးလိုက်ဦးမယ်။အဲ့တော့နေရစင်မှာကိုကဘာမှမသိသေးတဲ့ရယ်ဘာမှမလုပ်တတ်သေးတဲ့ရယ်မှာမိဘဆရာသမားကိုညကနေကြည့်မိဘလောက်အားကိုးရပါတယ်နော်။အဲ့တော့သူတို့ကိုကျေးဇူးမတင်တာတော့မဟုတ်ပါဘူး။သို့တော့လူရဲ့သဘာဝကိုကတစ်ဖြည်းဖြည်းအသက်ကြီးလာရင်သူတော်မှာမိကုံးအားကုံးမှာဒါနဲ့တော့ရှော့ရှော့ရှော့ရှော့သွားရမှာပဲเนาะမလျှော့လို့မဖြစ်ဘူးနောက်ဆုံးတော့ကိုယ့်ကိုယ်ကိုအားကိုးရမှာပဲဒီနေ့ကျရင်ကိုမိဘကကိုယ့်ပြန်အားကိုးရကိုယ်ငယ်ဆုံးကသူတို့အားကိုးခဲ့တာเนาะကြည့်လာတော့သူတို့အိုတဲ့ခါကျတော့ကိုယ့်ကိုယ်သူတို့ကပြန်အားကိုးရမှာเนาะအဲ့တော့တစ်လက်စီပြန်ဖြစ်ရအောင်မှာပဲအဲ့တော့အတ္တဟိအတ္တနောနာထောကောဟိနာထောကရောတိယာဆိုတာလေးဖာပြောအဲ့လိုပဲအမျိုးမျိုးလှည့်ပြီးတော့ဒီအိဒိပ္ပယောပါလေဘာလို့ဆိုလိုတာလဲ တကယ်တမ်းလူလောကမှာတယောက်ကိုတယောက်အားထုတ်လို့မရတော့ဘူးလားအားမကိုးသင့်တော့ဘူးလားအဲ့ဒါဖြစ်ကောဖြစ်နေတယ်လားလို့တွေးကြည့်တော့မရပါဘူးနော်လောကီစောင့်နေရေးနဲ့ပတ်သက်ပြီးတော့တယောက်ကိုတယောက်အားထုတ်နေရပါတယ်နော်မကြမ်းမမှဖြစ်ရင်ပေါ့အားကူရပါတယ်နော်အားမကူကိုယ်ပြည့်စုံတဲ့သူမရှိရင်ကိုယ်ကိုယ်တိုင်နေမကောင်းဘာနဲ့လုပ်ဘူးဆုံးပြီးတော့တခါနေမကောင်းဖြစ်ဘူးတော့နေမကောင်းလို့တခါတည်းကိုလဲနေတာထတော့မထနိုင်ပါဘူးနော်ရေတောက်ချင်တာရေအိုးကိုမြင်နေရတယ်အဝင်းနေလှမ်းကြည့်တယ်ရေအိုးနေရာကိုထတော့လို့မရဘူးနော်ရေအိုးရေဒီကလာပါအောင်လို့ပြောရမှာဖြစ်ရေခတ်တဲ့နေသူမရှိဘူးတဘာတယ်တော်ရမှာနေနေဖျားနေတာနှစ်ဖျားဖျားတာနှစ်ဖျားဖျားပြီးတော့လည်းဘုရားနည်းနည်းတည်းအစာလည်းမကြည့်ဘူးဖြစ်တော့အံလည်းအံအံပြီးတော့တတော်ကိုနှုံးပြီးတော့ထကူမထနိုင်ဘူးကျမ်းမြေပေါ်မှာတကယ်ကိုတုံးလုံးကြီးကိုအိတ်နေရတော့နော်အဲ့လိုခါမှာကြာကြာသာပြည့်စုံမဲ့သူမရှိရင်တော့ဒုက္ခရောက်သွားနိုင်တယ်နော်နောက်တော့လည်းပြည့်စုံမဲ့သူရှိပါလေပြည့်စုံလိုက်တော့လည်းတစ်ဖြည်းဖြည်းနေကောင်းသွားပါအားကိုရပါအဲ့တော့သူတို့ကအားကိုလို့မရဘူးဆိုတာကဘယ်အပိုင်းကိုပြောရလဲအပိုင်းကိုခွဲကြပြီးစဉ်းစားရအောင်မယ်နော်အဲ့တော့နေကောင်းနေဆုံးမှာတော့ကိုယ်လို့ကိုယ်လို့ကိုယ်ပ္ပဆံကိုယ်ရှာတော့နော်ကိုယ်ကိုယ်လွတ်လွတ်လပ်လပ်အေးချမ်းချမ်းနေပေါ့ဒါပေမဲ့နေမကောင်းဖြစ်တဲ့အခါမှာတော့ပြုစုမဲ့တွေရှိဖို့လိုတယ်နော်အဲ့လိုပဲကိုယ်မသိသေးတာရှိတဲ့အခါမှာတော့ပြောပြရမယ်တင်ပြမဲ့သူဆရာသမားလိုအပ်ပါတယ်အဲ့လိုနဲ့တဖြည်းဖြည်းအသက်ကြီးလာတော့ပညာဗဟုသပို့ပြီးတော့တိုးလာတဲ့ခါမှာတရားလည်းပဲအာထုတ်တဲ့အလေးချင်းတွေရလာတဲ့ခါမှာကိုယ်စိတ်ကိုကိုပြန်ကြည့်တော့ဟိုအားငယ်တဲ့စိတ်ကတဖြည်းဖြည်းနင်းသွားတာတွေ့ရတယ်နော်အဲ့တော့လုံးကြတာပုံများလာလေလေစိတ်ကပုံအားရှိလေလေနော်ကြည့်တာတွေပုံများလာလေလေစိတ်ကပုံအားရှိလေလေဖြစ်တော့အားငယ်တဲ့စိတ်နင်းသွားတယ်နော်အဲ့တော့အားငယ်တဲ့စိတ်နင်းသွားတဲ့ကိုပဲအလကားနေရင်သူတို့ကမှမမိကိုချင်းစိတ်ကမရှိတော့အကြောင်းရှိရင်တော့အကူအညီတော့တောင်းမယ်နော်ဒါပေမဲ့ totally dependent ဖြစ်နေတာတော့မဟုတ်ဘူးတော့ဘုန်းကြီးကစဉ်းစားတယ်တကယ်အကူအညီလိုတဲ့အခါမှာမှလူတစ်လောက်ကလေးအကူအညီတောင်းတာဟာဒါသူ့ကိုပုံပြီးတော့အားကိုးနေတဲ့အခြေအနေမဟုတ်ဘူးနော်လူလောကလူတဘာဝအရာအကူအညီဆိုတာပေးတဲ့ခါလည်းပေးရမယ်တောင်းတဲ့ခါလည်းတောင်းရမှာပဲနော်ကိုယ်ကိုယ်တိုင်လုပ်နိုင်ပါလျက်နဲ့မလုပ်တဲ့နဲ့သူတို့ကိုမှီခိုးနေတာကတော့မကောင်းဘူးဒီလိုတစ်ခါကနေမိနော်ဒီပေါ်တက်နေတော့ကိုယ့်ပြဿနာကိုလုပ်တဲ့အကျင့်လေးလေးရှင်လုပ်ခဲ့ပါတယ်နော်စာဆိုလည်းလည်းလိုပဲကိုယ့်ဟာကိုယ်စာအုပ်တွေရှာပြတော့သူသိကျင်တော့ကိုယ့်ဟာကိုယ်ပဲမရမကဖတ်တယ်စဉ်းစားတယ်နော်ဟိုဒီမှာညာတော့အဖြစ်တော့ပညာတတ်ပွဲရတဲ့လူတွေပဲများကြတာဆိုတော့တချို့စကားတွေပြောရင်အဲ့ဒီတော့လောက်ပါတယ်နော်ဘုန်းကြီးကနေတုန်းက teach yourself ဆိုတဲ့ကောင်းစဉ်နဲ့စာအုပ်တွေအများကြီးရှိတယ်နော်ဘုန်းကြီးအဲ့လိုစာအုပ်မျိုးဆိုသိကြတယ်အခုတော့ရှိသေးလားမသိဘူးအဲ့လိုစာအုပ်တော့ကိုကိုကိုပြန်ပြီးတော့ပညာသင်တဲ့ပညာသင်ပြီးကိုသိတဲ့ဘောကြတယ်နော်မ teach yourself calculus ကို teach yourself mechanics ကိုအဲ့လိုစာအုပ်မျိုးဆိုပါတော့အဲ့လိုစောက်တယ်ရှာပြီးတော့ဖတ်တယ်ဖတ်ပြီးတော့ကိုယ့်အကူပြန်ပြင်တဲ့သဘောပါတယ်နော်အဲ့လိုကိုအားကိုပို့ပြီးတော့ကိုပညာကိုကိုရှာနိုင်လာတဲ့ခါကျတော့စိတ်ကပို့ပြီးတော့ရဲရင်လာတယ်ပို့ပြီးတော့တတ်သိရှိလာတယ်နော်အဲ့ဒါကိုသတိထားမိတယ်စိတ်အားရှိလာတယ်နော်အဲ့တော့ကိုအားကိုပို့နိုင်တဲ့သူကအားငယ်တဲ့စိတ်နင်းသွားတယ်အင်မတန်အားရှိတယ်နောက်တရားထုတ်တဲ့ခါကျတော့လည်းဒီလိုပါပဲနော်တရားထုတ်ဖို့ရနိမ့်လန်းကိုတော့ဆရာတော်တွေကပေးပါတယ်ဒါပေမဲ့ကိုယ့်အကူတရားကိုသူစားပြီးအာထုတ်တဲ့ကမှာအဖြည်းဖြည်းနဲ့အာထုတ်ရင်းနဲ့မှပဲအာထုတ်တတ်လာပါတယ်နော်ဤပေးုံတက်တက်နဲ့အာမထုတ်တတ်သေးဘူးလုံးရင်းလုံးရင်းနဲ့မှပဲအလုတ်တတ်တင်ပါတယ်နော်ဆရာတော်ကိုယ့်အကူလည်းမှားတဲ့ခါလည်းမှားတယ်မှားတာကိုလည်းသိပြီကိုယ့်အမှားကိုကိုယ်ပြင်တယ်ဒီလိုပြင်းပြင်းနဲ့တရားထုတ်တတ်လာတော့တရားထုတ်ရတာကြာလေလွယ်လေဖြစ်လာတယ်နော်ကြာလေလွယ်လေဖြစ်လာတော့စိတ်ကပုတ်ပုတ်ကြီးကြီးအေးချမ်းလာတယ်ခိုင်မာလာတယ်ရင့်ကျက်လာတယ်အခုနောက်တော့လောကီပညာဗဟုသတွေပြီးသွားလာတဲ့ခါမှာအားရှိတဲ့စိတ်ဖြစ်တယ်နော်ဥပမာစကားပုံသိင်းလို့ဆိုရတဲ့စကားတစ်ခုတော့ရှိတယ် knowledge is power တဲ့နော်ဆိုတော့ knowledge is power ဆိုတာပညာဗဟုသဆိုတာစွမ်းအားတစ်မျိုးဖြစ်ပါတယ်စိတ်ကိုအင်တန်အားရှိစေတယ်နော်အလုပ်အမျိုးမျိုးလုပ်တတ်တယ်ဆိုလည်းပဲဒါလည်းပဲအင်တန်အားရှိပါလေမှန်ပါတယ်နော်ဒါပေမဲ့တရားထုတ်ပြီးတော့စိတ်ကရင့်ကျက်လာတဲ့ခါစိတ်ကအေးချမ်းလာတဲ့ခါကြည့်တော့ အဲ့ဒီစိတ်ကမှတကယ်လွတ်လပ်ပြီးတော့အေးချမ်းပြီးတော့တကယ်အားရှိနေတဲ့စိတ်ဆိုတာကိုတွေ့ရတယ်။အဲ့ဒီစိတ်ကသူတို့ကမှမိခွန်းမှုမရှိတဲ့စိတ်ဖြစ်နေတာကိုတွေ့ရတယ်။နော်။ဘာကိုမှမိခွန်းမှုမရှိတဲ့စိတ်ဖြစ်နေတွေ့ရတယ်နော်။အခုတာမန်ရှင်တွေမှာဆိုရင်တော့ဟိုပြင်ပရုပ်ဝတ္ထုအမျိုးမျိုးကိုမိခွန်းတဲ့စိတ်တွေဖြစ်နေတယ်နော်။ငြင်းရမ်းမှစိတ်ချမ်းသာတယ်၊ကြားရမ်းမှစိတ်ချမ်းသာတယ်၊စားရမ်းမှစိတ်ချမ်းသာတယ်၊ဝတ်ရမ်းမှစိတ်ချမ်းသာတယ်၊စသဖြင့်ဒီလိုတွေမိခွန်းမှုတွေအများကြီးရှိတယ်နော်။တရားထုတ်လို့စိတ်ကြည်လင်အေးချမ်းတန့်ရှင်းနေတဲ့အခါမှာငြင်းငြင်းတဲ့စိတ်လည်းမရှိဘူး၊ကြားခြင်းတဲ့စိတ်လည်းမရှိဘူး၊ဘာမှလိုချင်တဲ့စိတ်လည်းမရှိဘူး။အဲ့လိုဘာကူမှလိုချင်လက်မောပြတ်တဲ့စိတ်မရှိဘူး၊ဘာကူမှမိခိုးနေတဲ့စိတ်မရှိတဲ့အခါမှာတကယ်မိခိုးမှုကျင်းနေတဲ့ independent ဖြစ်နေတဲ့စိတ်ကိုတွေ့ရတယ်။စိတ်ကတကယ်ကို free ဖြစ်နေတယ် independent ဖြစ်နေတယ်။ဘာကူမှမိခိုးတဲ့စိတ်မရှိဘူး။အဲ့ဒီမိခိုးတဲ့စိတ်မရှိတဲ့အခါမှာအဲ့ဒီစိတ်ကိုကြည့်တော့မှဒီစိတ်ကအမိခိုးကျင်းနေတဲ့စိတ်ဖြစ်နေပါလားလို့မြင်ရတယ်နော်။ညတော့အဲ့ဒီစိတ်ကစိတ်အားရှိတာပဲ။ဆိုအတ္တဟိအတ္တနောနာထောဆိုတာကိုတစ်ခါပြန်စဉ်းစားကြည့်တော့မိမိကြည်သာရင်မိမိရဲ့ကိုယ်ပွဲရာအားထားရာဆိုတော့အမှန်တော့ဘာကူမှမိခူမှုမရှိတဲ့စိတ်ကြည်သာရင်ကိုယ်ပွဲရာအားထားရာလို့ပြောလို့ရတယ်။နော်။မိခူမှုကျင်းနေတဲ့စိတ်ကကိုယ်ပွဲရာအားထားရာဖြစ်တယ်။အဲနောက်တစ်ပတ်မှာအတ္တနာဟိသူတန်ဒေနာနော်မိမိကိုယ်သာရင်ကောင်းစွာသောမခြင်းအပြင်နာထာလပတိတုံတပါရနိုင်ခဲ့သောကိုယ်ပွဲရာအားထားရအောင်ရည်ဆိုတော့မိမိကိုယ်ပေါ်သာလျှင်ကောင်းစွာသောမခြင်းဆိုတာဘယ်လိုနည်းနဲ့သောမမှာလဲနော်ကိုယ်မကောင်းတာတစ်ခုခုလုပ်ရင်ငယ်ငယ်တော့မိဘတွေကရိုက်တယ်နော်ကိုယ့်အကူမကောင်းတာတစ်ခုလုပ်ပြီးကိုယ့်ကိုယ်ကိုဘယ်လိုသောမတုတ်တချောင်းယူပြီးတော့ကိုယ့်ကျောကိုနာနာနဲ့ရိုက်ဖို့ပဲလိုတော့တာနော်အဲ့ဒီနည်းနဲ့သောမလို့မရဘူးနော်ဒုက္ခနဲ့ရိုက်ပြီးတော့သောမလို့မရနိုင်ဘူးဘယ်လိုနည်းနဲ့ဆုံးမမလဲဆိုတော့အခုကလိုပဲကိုကြီးကဆက်ပြီးတော့တွေ့တဲ့အခါဘာတွေ့လဲဆိုတော့အဲ့ဒီကိုယ်စိတ်မှာဖြစ်လာတဲ့အကုသိုလ်စိတ်တွေနော်တနည်းအားဖြင့်နှီးကိုခြင်းတဲ့စိတ်တွေအားငယ်တဲ့စိတ်တွေအဲ့ဒီစိတ်တွေကိုတေချာပြန်ကြည့်နေရတယ်နော်အဲ့တော့သူတစ်ပါးကိုနှီးကိုအားကိုပြောနေတဲ့လူကတခါလေကြတော့သူတို့ကိုယ်တိုင်လုံနိုင်ရက်သားနဲ့မလုပ်ဘူးနော်လုပ်တာကပြင်းလို့လည်းပါတယ်တက်တာခိုးတဲ့သဘောလည်းပါတယ်နော်အပြင်းနဲ့လူတက်တာခိုးတဲ့လူဟာသူတို့ကဟိုမိကွာတို့ကြောင့်သူ့ရဲ့လွတ်လပ်မှုကဆုံးရှုံးတယ်။နော်အဲ့လိုပြင်းကျင်တဲ့စိတ်တက်တာခိုးခြင်းတဲ့စိတ်ကသာအိချာကြည့်ဒီစိတ်ကဒါသူတို့ဘောင်းမှာမိကိုတဲ့စိတ်ဖြစ်နေပြီ။ဒါကောင်းရုပ်ပြင်းတဲ့စိတ်မဟုတ်ဘူးနော်ထို့သူပဲမြင်ရမှစိတ်ချမ်းသာမယ်ကြားရမှစိတ်ချမ်းသာမယ်ဆိုတဲ့စိတ်တွေဖြစ်နေတဲ့အခါမှာအဲ့ဒီစိတ်ကိုပြန်ကြည့်ဒီစိတ်ကမြင်ရတဲ့အာယုံပေါ်မှာမိကိုတဲ့စိတ်ဖြစ်နေတယ်ကြားရတဲ့အာယုံပေါ်မှာမိကိုတဲ့စိတ်ဖြစ်နေတယ်စားရတဲ့အာယုံပေါ်မှာမိကိုတဲ့စိတ်ဖြစ်နေတယ်ဝတ်ရတဲ့အဝတ်ထဲအာယုံမှာမိကိုယ်နဲ့စိတ်ဖြစ်နေတယ်နော်တခြားတစ်ယောက်ကိုလည်းပဲမိကိုယ်နဲ့စိတ်တွေဖြစ်နေတယ်ဒီစိတ်တွေဖြစ်နေသည်တည်းရတော့စိတ်ဆင်းရဲအောင်မှာပဲလို့နော်အဲ့လိုစိတ်တွေဖြစ်တဲ့အခါမှာသူ့ကိုယ်ကတေချာကြည့်ကြည့်ကြည့်နေတော့ကြည့်ပါများတော့သူ့ရဲ့အနတ္တသဘောကိုမြင်လာတာပဲနော်အကြောင်းရှိလို့ဖြစ်လာတဲ့လောဘစိတ်ဒေါသစိတ်မောဟစိတ်မာနစိတ်အတ္တမစ္စရိယစိတ်တွေနော်ဒီလိုစိတ်တွေမြင်လာတယ်နော်လောဘစိတ်ကတော့မိခုံးမှုအများဆုံးပဲတခြားစိတ်တွေလည်းပဲမနော်မိခုံးမှုရှိလို့သာဖြစ်ရတာနော်ဒီကုမမရှိဘဲနဲ့ကိလေသာမဖြစ်နိုင်ဘူး။အဲ့တော့အဲ့လိုပြင်ပတစ်ခုခုကိုမိကုမှုဖြစ်နေရတဲ့စိတ်ကိုကြီးကြီးကြီးကြီးပြီးတော့ကြီးပါများတော့မိကုရဲ့စိတ်ကနည်းနည်းနည်းနည်းသွားတော့မိကုမှုနည်းပြီးတော့လွတ်လပ်တဲ့အခြေအနေစိတ်ဖြစ်တယ်နော်။အဲ့တော့ကိုယ့်ကိုမိမိကိုယ်ကိုယ်သာလျှင်ကောင်းစွာတုံ့ပြန်ဆုံးမခြင်းအပြင်ဆိုတဲ့အဓိပ္ပာယ်ကအမှန်တော့ကိုယ့်စိတ်မှာဖြစ်နေတဲ့စိတ်အမျိုးမျိုးကိုသိချင်မြင်အောင်ကြည့်မှပဲဖြစ်နိုင်တယ်ကိုယ်ကိုယ်ကိုကောင်းစွာဆုံးမလဲဆိုတာတုံးနဲ့ရိုက်ပြီးမှဆုံးမလို့မှမရတာပဲနော်စိတ်မှာဖြစ်နေတဲ့အဲ့လိုမသိတော်တဲ့စိတ်တွေကိုတခြားကြည့်ပြီးပြီးမှလွတ်လပ်သွားတာနော်အေးချမ်းသွားတာအဲ့လိုလွတ်လပ်တဲ့အေးချမ်းတဲ့စိတ်ကိုရမှာပဲဒါမိခိုးစရာအားကိုးစရာတစ်ခုကိုရပြီလို့ပြောလို့ရတာနော်နောက်ဆုံးကြားရင်တော့အကုန်လုံးပြောရင်တော့အချင်းချင်းပဲပြောလိုက်တော့မယ်နော်အချင်းချင်းပြောမယ်ဆိုရင်တော့အထက်တက်မဲ့ရသွားပြီဆိုရင်အဲ့ဒါတကယ်ကိုအားကိုးစရာအစ်စ်အပြည့်ဝအရသွားပြီလို့ဆိုရမှာပဲနော်အဲ့ဒီအဆင့်ကိုမရသေးဘူးဆိုရင်တောင်မှကိုယ်စိတ်မှာဖြစ်နေတဲ့အဲ့လိုအားကိုးခြင်းနဲ့စိတ်တွေနော်လူလူဖြစ်စီပစ္စည်းကိုဖြစ်စီဒုပက္ခာသနာကိုဖြစ်စီဘာကိုဖြစ်စီနော်အာယုံဟာဘာကိုပဲဖြစ်စီမိကိုယ်ခြင်းနဲ့စိတ်တွေဖြစ်နေတဲ့ခါမှာအဲ့ဒီစိတ်ကိုကြီးနေတယ်ဆိုရင်ကိုပဲနည်းနည်းတော့လွတ်လပ်နေပြီနော်အဲကြောင့်ကြီးနေတာတိနေတာကလွတ်လပ်တဲ့သဘောပါနေပါပြီ။နော်။အဲ့တော့အနည်းဆုံးတော့အဲ့ဒီအဆင့်ကတော့အခုချက်ချင်းနဲ့အခုချက်ချင်းရနိုင်ပါတယ်လို့နော်။ အကြောင်းလို့ပြောချင်တာတော့ပြန်ပြီးတဲ့တို့တော့လေနောက်တစ်ခေါက်ကြုံကြုံမှာပဲပြောဖို့ချလိုက်တော့နော်အခုညီကုန်းချုံနေတယ်ဘာပြောချင်လဲဆိုတော့မြတ်စွာဘုရားဟောကြားတော်မူတဲ့ဒီတရားတော်တွေအားလုံးကနော်ဘုန်းကြီးကကိုယ်စိတ်ကူးရတယ်လို့တွေးတာပဲနော်တွေးကြည့်တဲ့ခါမှာဘုရားဟောတဲ့တရားတော်တွေကိုတကယ်ကျင့်သုံးမယ်ဆိုရင်တတိပဋ္ဌာန်လေးပါးမပါဘဲနဲ့မဖြစ်နိုင်ဘူးဆိုတော့သွားတွေ့နော်အခုနအာရုံနာစဘာလနာပါဠိတန်နဲ့စသေဝနာပူဇာစပူဇနေယနာဆိုတာကကတတိပဋ္ဌာန်လေးပါးမပါဘဲနဲ့မဖြစ်ဘူးနော်အခုပြောသလိုပဲအတ္တဟိအတ္တနောနာသောကောဟိနာသောပရောတိယအတ္တနာဟိတုတံဒေနအနာထံလပတိဒုံလပံမိမိဒီတားလေးမိမိရဲ့ကိုယ်ကိုယ်ရအားထားရသူတစ်ပါးဒီမိမိရဲ့အကိုယ်ကိုယ်အားထားရအပေမန္နေဖြစ်နိုင်ပါအံ့ဒီမိမိကိုယ်ကိုယ်ရရင်ကောင်းစွာဆုံးမခြင်းအချင်းရနိုင်ခဲ့တော့ကိုယ်ကိုယ်ရအားထားရကိုရ၏ဆိုတာလည်းပဲတတိပဋ္ဌာန်၄ပါးကိုအာမထုတ်ခြင်းနဲ့မဖြစ်နိုင်ဘူးနော်အဲ့တော့ဘယ်တရားပဲဖတ်ဖတ်သုံးပြတော့ဖတ်လိုက်တိုင်းချင်းစဉ်းစားကြည့်တဲ့အခါမှာတတိပဋ္ဌာန်မပါဘူးနဲ့ဒါတွေမျိုးဖြစ်နိုင်ဒါကြောင့်ဖះဟောတဲ့အဆုံးအမကိုတကယ်လက်လက်နဲ့ဖြစ်သုံးမယ်ဆိုရင်မလုံးမဖြစ်တာပါလဲဆိုတော့တတိပဋ္ဌာန်၄ပါးနော်ဒါကြောင့်တတိပဋ္ဌာန်၄ပါးကိုကိုအခုနည်းနည်းသိနည်းနည်းလုပ်ပါမများသိရင်မများလုပ်ပါအချိန်နည်းနည်းရရင်နည်းနည်းလုပ်ပါမများများရရင်မများလုပ်ပါအချိန်ဆိုတာကတော့ယူတတ်ရင်ရပါတယ်နော်တတိပဋ္ဌာန်၄ပါးဆိုတာအင်မတန် flexible ဖြစ်တယ်အင်မတန် adaptable ဖြစ်တယ်နော်အချိန်တွေကိုလိုက်ပြီးတော့ကျင့်သုံးလို့ရတယ်ဘုရားကအိမ်နေတုန်းနဲ့အထုလို့ရတယ်၊ခြံတုန်းနဲ့အထုလို့ရတယ်၊ရက်နေတုန်းနဲ့အထုလို့ရတယ်၊လမ်းသွားနေတုန်းနဲ့အထုလို့ရတယ်၊စားနေတုန်းနဲ့အထုလို့ရတယ်၊စကားပြောနေတုန်းတောင်မှအထုပါတဲ့။ဗာတိတိတမ္ပဇာနာကာရီဟောတိနော်။စကားပြောနေချိန်မှာသတိနဲ့ဉာဏ်နဲ့ရှင်းပြောပြုနေပါတဲ့။သတိနဲ့ဉာဏ်နဲ့ရှင်းပြောပြုနေတယ်ဆိုရင်ကိုပဲဒါတရားထုတာပဲနော်။အဲ့တော့အဲ့ဒါတော့အခြေအနေမရွေးအထုလို့ရတဲ့တရားကိုအထုဖို့အချိန်မရှိဘူးလို့ပြောနေရင်ဒါတဘောမပေါက်သေးဘူးဆိုတဲ့လေးပဲပါနေတယ်နော်အဲတော့အထုတ်ဖို့အချိန်မရှိတာမဟုတ်ပါဘူးအထုတ်ခြင်းဖြစ်ပါတယ်တဲ့နော်အဲတော့တတိပဌာန်၄ပါးကိုနားလေတဘောပေါက်ပြီးတော့အချိန်ရသလောက်တတိယသလောက်တတိယတိုင်းတတိယတိုင်းအထုတ်ပြီးတော့နော်လူမိုက်နဲ့လည်းမပေါင်းတဲ့သူပညာရှိနဲ့လည်းပေါင်းတဲ့သူပူဇော်တဲ့ပူဇော်ထဲပုဂ္ဂိုလ်လည်းပူဇော်နိုင်တဲ့သူနော်ကိုယ်ရင်သွင်းမှာပဲအားကိုးရအစိတ်ကိုလည်းပဲရတဲ့သူတွေဖြစ်ကြပါစေ။တချို့မေကုံမေးကျင်တဲ့လူတွေရှိတယ်လို့ပြောပါတယ်။ရေးထားတဲ့မေကုံလေးတွေပြေးပါဦး။ဟဲ့ပြေးသမ်းရှင်နော်ခလိုက်ကြ။မေကုန်းတွေကတော့တော်တော်များနေတယ်နော်အဲ့တော့အချိန်အေးစစ်ပြင်မစိုးနောက်ထပ်အချိန်2နာရီလောက်တော့လုံးမယ်ထင်ပါတယ်ဒီမေကုန်းတစ်ခုကိုအရင်ဆုံးဖြေလိုက်ဦးမယ်နော်ဆရာတော်ဘုရားသတိပဋ္ဌာန်တရား၄ပါးအနှိမ့်ချုပ်ကိုဟောကြားပေးပါနေ့စဉ်ကျင့်သုံးရမယ့်တရားတစ်ခုကိုဟောကြားပေးပါသတိပဋ္ဌာန်တရားရဲ့အနှိမ့်ချုပ်ကဘာလဲဆိုတော့ရှင်းနေတာကိုသိနေတာပါနော်အင်တန်ကျင်းပါတယ်အင်တန်ရှင်းပါတယ်ကိုယ်ခန္ဓာမှာဖြစ်တာကိုယ်စိတ်မှာဖြစ်တာအဲ့ဒီဖြစ်နေတာကိုသိနေတာပါနော်ဒုတိယဒီမိဂုံးထဲမှာပါနေတာတတိယတရားတစ်ခုကိုလက်ခံထားရုံနဲ့စိတ်ငြိမ်းချမ်းမှုကိုရနိုင်ပါမည်လားတဲ့ကိုယ်စိတ်မှာဖြစ်သမျှကိုတကယ်သာပြည့်ပြည့်စုံစုံသိသွားရင်အဲ့ဒီသိတယ်ဆိုတာကအမှန်လေးနဲ့အသိဉာဏ်ဖြစ်ပါတယ်အဲ့ဒီအသိဉာဏ်ကစိတ်ကိုအေးချမ်းမှုပေးမှာပါနေ့စဉ်အချိန်တိုင်းဘုရားရဲ့ဂုဏ်ကျေးဇူးတော်များကိုအဓိကအာရုံပြုနေနေနေပြုနေခြင်းနေသာဒုက္ခအနတ္တတရားကိုအစဉ်မြဲအာယုံပြုခြင်းမေတ္တာဘာဝနာကိုအမြဲပွားများခြင်းတို့တွင်မိသည့်အရာကိုအဓိကအာယုံပြုနေရပါမည်လေဆိုတာသူတို့ပါတိဖျားတဲ့ဖျားဟုလည်းပဲနေ့စဉ်တော့အာယုံပြုသင့်ပါတယ်နော်အဲ့ဒါတော့လောကခြံထားလို့မဖြစ်ပါဘူးမေတ္တာဘာဝနာဆိုတော့လည်းပဲနေ့စဉ်ပွားများသင့်တဲ့အရာဖြစ်ပါတယ်အဲ့ဒါကိုလည်းခြံထားလို့မဖြစ်ပါဘူး ကိုယ်တော်အများဆုံးလို့ရမှာကသတိပဋ္ဌာန်တရားဖြစ်ပါတယ်။သတိပဋ္ဌာန်တရားကိုပွားများကြည့်ပါ။ပွားများလို့သတိမြဲလာလေလေခဏခဏတရားရဲ့ဂုဏ်ကျေးဇူးကိုလက်လိုက်တယ်အယုံပြုမြတ်တာဖြစ်သွားတာကိုလည်းသိရလိမ့်မယ်နော်။ပြီးတော့သတိပဋ္ဌာန်တရားပွားများလို့စိတ်ကြည်ရင်အေးချမ်းတန်ရှင်းလာတယ်လေ။အလိုအလျောက်မေတ္တာစိတ်လည်းဖြစ်လာနေတယ်ပဲ။တမင်တကာမေတ္တာပွားနေကြတော့မှမလိုတော့ဒီမိဂွန်းတစ်ခုကတော့စိတ်ဝင်စားစရာကောင်းပါတော့စင်ကာပူတွင်တစ်စီတည်းပေါ်တဲ့24ပဋ္ဌာန်းကျွရန်တင့်မတင့်ဒီနေ့ကတော့တူတူပါပဲစင်ကူမှာတော်ပဲတစ်စီတည်းပေါ်လာဘုန်းကြီးရဲ့သဘောထားကိုပြောရမယ်ဆိုရင်နော်ဘုန်းကြီးသဘောထားအမှန်ကိုပြောမှာနော်ဒါတော့ကိုယ်ပိုင်လောက်တာကိုပဲပြောချင်ပါတယ်ဘုန်းကြီးနေတဲ့ပြင်မလားကနေရာကိုဘုန်းကြီးကိုယ်တိုင်ပဲမဟာမြတ်တို့ရကြောင်းလို့နေရာပေးထားပါတယ်နော်အရင်တော့ကအဲ့ဒီနေရာကိုရှေးလူတွေကဘယ်လိုခေါ်လဲဆိုတော့စိုက်သူဂုံလို့ခေါ်ပါတယ်နော်ရှေးကမျိုးဟောင်းရွာဟောင်းရှိတဲ့နေရာပဲအဲ့မှာစိုက်သူထားတာလည်းတွေ့ပါတယ်နော်ရှေးဟုတ်အဟောင်းကြီးတွေအချက်ကြီးတွေနဲ့တွင်းကြီးတွေလည်းတွေ့ပါတယ်နော်နောက်တစ်ခုကအဲ့ဒီနေရာကတစ်ချိန်လုံးက community နေခဲ့တဲ့နေရာဖြစ်ပြီးတော့လူတော်များကိုအဲ့ဒီကုန်းပေါ်မှာကတ်ခဲ့ပါတယ်နော်အဲ့တော့သမီးအဖြစ်ဆိုရင်တော့လူသက်ကောင်းကြီးဖြစ်နေပါတယ်အဲ့ဒါကြောင့်လည်းအဲ့ဒီနေရာကိုဘယ်သူမှမလိုချင်ကြဘူးဘယ်သူမှမတုံ့ကြဘူးနော်ဘုန်းကြီးကတော်တော်များများရှောက်သွားရင်လည်းအဲ့ဒီနေရာရောက်သွားတော့ဒီနေရာလေးကဟိုလူသူရောက်ပေါက်လဲအမတန်နည်းတယ်အဲ့အင်းအင်းအပမာလည်းပဲစမ်းရီထွက်တဲ့နေရာလည်းရှိတာမလို့နေမယ်ဆိုရင်အဆင်ပြေမယ်ဆိုပြီးတော့အဲ့ဒီနေရာလေးကိုရွေးပြီးတော့နေလိုက်ပါတယ်နေလိုက်တော့ဒကာဓမ္မတွေကဘယ်လိုခေါ်လဲဆိုတော့တိုက်သူကုံကြောင်းလို့ခေါ်ကြတယ်ဘာကြောင့်ဘုန်းကြီးကဒီနာမည်တော့မခေါ်ပါနဲ့ဒီနာမည်မကြိုက်ပါဘူးလို့ကြားရတာကမကောင်းတိုက်သူကုံကြောင်းဆိုတော့အဲ့လိုဆိုရင်တော့တပည့်တို့လို့ဒီနာမည်မခေါ်ရရင်အရှင်ပြန်နာမည်တစ်ခုပေးမှဖြစ်မယ်တဲ့အဲ့လိုဆိုရင်တော့ဘုန်းကြီးကတော်ကြီးကြီးဆိုအင်မတန်ကြိုက်ပါတယ်လို့ဒါကြောင့်တော်ကြီးကြီးဆိုတဲ့အဓိပ္ပာယ်ပေါက်သွားအောင်မဟာမြိုင်လို့နာမည်ပေးမယ်လို့ပထမတော့မဟာဝုံလို့နာမည်ပေးခဲ့ပါတယ်မဟာဝဏဆိုတဲ့အဓိပ္ပာယ်တော့နော်ဘုရားလက်ကလည်းမဟာဝုံတော်ဆိုတာရှိပါတယ်ဒါပေမဲ့အဲ့ဒီဝုံဆိုတဲ့ဝဏဆိုတာကပါဠိစကားမြန်မာစံတော်အောင်ပြင်လိုက်တော့တော်လို့မြိုင်လို့ဆိုတာကမြန်မာအဓိပ္ပာယ်ပေါက်တာလို့နော်ဒါကြောင့်ကဲမြန်မာစံမှာပြင်လိုက်တော့မဟာမြိုင်ဆိုပြီးပြင်လိုက်တာပါအဲ့လိုနေလိုက်တာအဲ့ဒီနေရာဟာလူများပြောကြတာတစ်စီတည်းရင်တန်ပေါ်များပါလေတဲ့နော်အဲ့တော့ဘုန်းကြီးကိုလည်းဟိုတခြားမိတ်ဆွေဘုန်းကြီးတွေကိုယ်တိုင်ကပြောတယ်နော်တန်ဃာတွေပြင့်ပြီးတော့တရေရွတ်ပါကမွာဖတ်ပါအဲ့မှာရှိတဲ့မကောင်းဆိုးတာတွေကိုနှင်ဖို့ပေါ့နော်တန်ဃာရဲ့မိတ်ဩဇာအာဏာနဲ့နှင်ပစ်ပါတဲ့အဲ့တော့ဘုန်းကြီးကဘယ်လိုပြောလဲဆိုတော့သူတို့ကအရင်နေတာငါနောက်မှလာနေတာနောက်မှလာနေတဲ့လူကအရင်နေတဲ့လူကိုသိရမယ်ဆိုတော့တိတ်တော့မကောင်းဘူးအဲ့တော့သူတို့လည်းနေငါလည်းနေပေါ့လို့ဘာဖြစ်မှာလဲမမနေဘူးလို့နော်ဘုန်းကြီးကမေတ္တာပို့ပြီးတော့နေတယ်တစ်ခါမှဒုက္ခမရောက်ခဲ့ပါဘူးဘုန်းကြီးတော်တော်မှာနှစ်ပေါင်းများစွာနေတာတစ်ခုပဲဒုက္ခရောက်ခဲ့တယ်ငှက်ပြားပြားမွေရလည်းဘုန်းကြီးကိုတစ်ခါမှမပေါ့ဘူးနော်ဘုန်းကြီးခေါင်းရင်းသားမှာတစ်ခါလေးလာခွေးနေတယ်ကျောင်းပေါ်တက်လာတယ်မွေရှိတယ်တော်တော်မှာဆိုတာမွေပေါ်ပါတယ်နော်ကြားရှိတယ်ဝဲဝင်နေရှိတယ်တချို့နေရာမှာနော်တခါမှဘယ်လိုသွားသွားမှဘုန်းကြီးတို့ကမပေးခဲ့ဘူးတစီတည်းအင်ဇံပေါ်ပါတယ်ဆိုတော့ဂျိုးပြူနာကနေရာမှာလည်းဘုန်းကြီးနေခဲ့ဘူးပါလေကြားချောင်းရွာနာမှာနော်အဲ့ဒီနေရာမှာလည်းပဲအရင်ကကွန်မြူနတီနေသွားတဲ့နေရာပဲတိုက်ပွဲတွေအများကြီးဖြစ်ခဲ့တဲ့နေရာအဲ့ဒီနေရာမှာနေလို့ကလည်းပဲတခါမှဗာပေးရတယ်မှမဖြစ်ခဲ့ဘူးနော်အဲကြောင့်ဘုန်းကြီးနားလဲတာကကြောက်ကြောက်နဲ့သူတို့ကိုနှင်ပစ်ဖို့ဆိုတဲ့ရည်ရွယ်ချက်ကဒေါသအပါနေပါတယ်နော်အဲ့ဒါကြောင့်ဘုန်းကြီးကတော့ဒေါသနဲ့ဘာမှမလုပ်ချင်ဘူးနော်အားလုံးကမေတ္တာပဲထားခြင်းပါတယ်ဒါကြောင့်တစ်စီပဲဖြစ်ဖြစ်တရေပဲဖြစ်ဖြစ်ဘုန်းကြီးကတော့မေတ္တာပဲပို့ပါတယ်နော်သူတို့လည်းလွတ်လွတ်လပ်လပ်အေးအေးချမ်းချမ်းနေကြပါလေကိုယ်တိုင်နဲ့အကူအညီပေးဖို့ပဲစဉ်းစားပါတယ်နော်သူတို့ဒုက္ခပေးဖို့မစဉ်းစားပါဘူးသူတို့မှမေးစရာမဲ့ဦးမဲ့အိမ်မဲ့ဖြစ်သွားရင်မနဲ့လောက်နော် သူတို့နေတဲ့နေရာမှာမနေရဘူးဆိုတော့နှင်ပြလိုက်ရရင်မကောင်းပါဘူးနော်ဒါတော့ဒီကြောင့်ဘုန်းကြီးကတော့ဘယ်သူ့ကိုမှမကြောက်တစ်စီတည်းလည်းမကြောက်ဒါအဓိကကကိုကြောက်နေတဲ့ကိုစိတ်ကိုပဲကိုဘယ်လိုနှင်ရမလဲဆိုတာစဉ်းစားပါနော်အဲ့ဒီကြောက်နေတဲ့စိတ်ကိုပဲပြောက်အောင်တရားနဲ့ပဲပြုပြင်ပါနော်ဆိုဒီနေရာမှာနှင်လိုက်လည်းပဲနောက်တဲ့နေရာသွားရင်တွေ့ရဦးမှာပါပဲနော်တကယ်တော့တစ်စီတည်းမရှိတဲ့နေရာဆိုတာမရှိပါဘူးနော်စိတ်အစဘယ်ကလဲတဲ့အဲ့ဒီအဖြေရောပြရမှာတော်တော်ကိုလွယ်ပါတယ်ဘုန်းကြီးလည်းမသိပါဘူးမေခွန်းนี่တော့အများကြီးနည်းနည်းကြံသေးတယ်နော်အဲ့တော့အချိန်ကလည်းနည်းနည်းနည်းနေတဲ့အတွက်ကြောင့်တချို့မေခွန်းတွေတော့နောက်တစ်ခါကြုံတဲ့ခါကျမှပဲဖြေပြရသေးတော့လို့နော်
အောက်ထပ်မှာကျွန်တော်တို့အေးအေးနဲ့တိုက်ချွေးနေပါတယ်။အောက်ဆင်းရဲနဲ့လည်းအေးအေးနဲ့ပုံတော့နေပါတယ်။